ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညအပိတပေါင်းသရဝန်တို့ကိုဦးဇင်းတို့ပါတရားဟောမှလည်းဆိုလို့ရှိတယ်။ဦးဇင်းတို့လွန်ခဲ့တဲ့6လလောက်ကစပြီးတော့ဟောခဲ့တဲ့မင်္ဂလာတရားဆိုတာရှိတယ်။အဲ့ဒါအကြောင်းမျိုးမျိုးကြောင့်ကြားထဲမှာ5လလောက်မဟောဖြစ်ပဲဖြစ်နေတာ။အဲ့ဒါဟိုတနေ့ကမြောက်ကလာတရားဝဲကစပ်ပြီးတော့ပြန်ပြီးတော့ဟောဖြစ်နေတယ်။အဲ့ဒါဦးဇင်းတို့မင်္ဂလာတရားဒီကနေ့ညအပိုင်း၅ဖြစ်မှာပေါ့နော်။ဦးဇင်းတို့မင်္ဂလာတရားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ဂါထာလေးတွေကိုတက္ကထာကိုတညနှုတ်နဲ့နောက်တစ်ချို့ညတွေကြတော့မင်္ဂလာတရား၃ပါးဖြစ်လိမ့်မယ်။တချို့ညတွေကြတော့၄ပါးဖြစ်မယ်ပေါ့။အဲ့လိုမျိုးမင်္ဂလာတရားကိုအလှည့်ကြဒါဦးဇင်းတို့ဟောလာတာခုဒါနင်္စဓမ္မစရိယာစညာတကနင်္စသင်္ကဟောအနဝိဇ္ဇာနိကမ္မာနိအတ္တမင်္ဂလမုဒ္ဓမံဆိုတဲ့ကထာကိုရောက်လာပြီအဲ့ဒါမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ပိသဗံသူတော်ဟောလို့ငယ်စဉ်တောင်ကြီးကလေးဘောဟာစံပြီးတော့အလုံးဇာဘုနာဝရှိကြပြီးသားအင်မတန်လူသိများတဲ့တရားကိုပြန်ပြီးတော့ဟောရတာစိတ်ဝင်စားဖို့ဖြစ်အောင်ပြောဖို့ဆိုတာဒါတော့မလွယ်ဘူးလို့ဦးဇင်းတို့ထင်ပါတယ်ဟုတ်လားဒါပေမဲ့လို့ပေးတဲ့ဘောင်းတော်ကောင်းတို့အလွန်တရာမှအရေးပါတဲ့တရားတော်ဖြစ်တယ်ဆိုတာကိုနားလည်ပြီးတော့လေးလေးနက်နက်ဖင်နာယူကြည်ညိုကြစီခြင်းနဲ့မင်္ဂလာတရားဆိုတာဘဝမှာကလေးဘဝကစပြီးတော့လူကြီးတွေဘဝတိုင်အောင်အခြေခံကစပြီးတော့အထွတ်ထိပ်တိုင်အောင်ပြည့်စုံအောင်မြတ်စွာဘုရားဟောခဲ့တာမင်္ဂလာတရားတိုင်းမင်္ဂလာတရားတိုင်းမှာလူတရားမှကြည်ပြတ်တဲ့နည်းနည်းတဲ့အတိအပယ်တွေရှိတယ်ဆိုတာပေါ့မိမိတို့ရဲ့ပင်ကိုယ်ဓာတ်ခံဉာဏ်ကြီးရင်ကြီးသလောက်ဒါသိနိုင်တယ်ပေါ့အဲ့တော့ဦးဇင်းတို့ပေးတော်ဘောင်းတော်ကတော့မင်္ဂလာတရားနဲ့ပတ်သက်ပြီးတော့နေတဲ့စကားတွေပါလေဦးဇင်းတို့ပြောမနေတော့ပါဘူးเนาะအေးတရားကထာလေးတွေကိုအစီအစဉ်တကျပြောသွားတော့တရားကိုယ်တွေကလည်းရှိနေတာဆိုတော့ဒါတစ်ပိုင်းပြီးတစ်ပိုင်းနားသွားယုံပါပဲဦးဇင်းတို့ရဲ့စိတ်ထဲမှာဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့တစုတစည်းတည်းနာယူကြီးညိုကြစေခြင်းတဲ့သဘောဟိုလိမ့်လာတဲ့ပုံကိုယ်ဒီအတွက်လည်းပဲတစုတစည်းတည်းရှိသွားစေခြင်းတဲ့သဘောကြောင့်မို့လို့ဒါအဆက်မပြတ်အောင်ဓမ္မေသဘောတရားဟောလို့ဒီကနေ့ညဒါနင်္စစာချီတဲ့ဂါထာကိုပေးသဘောတရားဟောလို့နာယူကြီးညိုကြရမယ်နော်မင်္ဂလာတရားအပိုင်း၅ပေါ့နော်ဒီတရားဒေသနာတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုယုတိမြတ်နုရှိခုပူတော်ကြအောင်စုအလုံးလက်အုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတံဝိဟတမောဟဓမ္မံသနရမရလောကကရဝဏိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်ဤမြတ်သောစေနှလုံးလင်းရှိတော်မူပါ၏ထသောပညာပိဇောတဝိယတမောဟဓမ္မံအရဟတမတိဟူသောအယံဝလင်းဖြင့်ဝိဇာတိဟူသောမိုက်မောင်းကိုဖယ်ခွာတော်မူ၏ထသောသနရမရလောကကရုလူနှင့်မြတ်သတ္တဝါအနန္တတို့၏ကြောင့်ဒီတန်တို့အလေးရုပ်ပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါဘိထသောဂတိဝိမုဒ္ဒံဒေဝမနုဿာဏိရယနေပေတတရိစာလာယရှိငါတန်သောဂတိရုမာလီသူသည်ဖြင့်ကင်းလွတ်တော်မူပြီးထသောသူကတံတတဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာတော်မူပါဘိထသောဗௌရံသစ္စာလေးယတရားမြတ်ကိုလက်မောတင်တာပြမြားကဲ့သို့ယသာထင်ထင်သိမြင်ပေတတ်ဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဝပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မမှုယုံနာနှဖျားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဟောနေဝနာမှာကာယဝစီမနောခြေသုံးဤဒွါနပနာမဖြင့်ဒုက္ခယောကျိုးလက်ဆောင်မောဟရှိခိုးဥညုပ္ပါဤမြတ်စွာဘုရားဤမေဟိဤတရားတို့ဖြင့်တတ္တတ္တဝါတို့သည်မင်္ဂလံတိမဟံတိတုတ္တကြရကုန်ဤကြီးပွားကြရကုန်ဤဤတ္တမထို့ကြောင့်မင်္ဂလံတိမင်္ဂလာမိကုန်ဤ မင်္ဂလာတရားဆိုတာတတ္တဝါတွေအတွက်ကြီးပွားကြောင်းချမ်းသာကြောင်းတုတက်ကြောင်းတရားဒါကြောင့်ဘေးသာပေါင်းတရားတို့မင်္ဂလာတရား38ပါးရှိတယ်ဆိုတာကိုကလေးဘဝတည်းကစသိခဲ့ကြအဲ့ဒါဦးဇင်းတို့ပထမဦးဆုံးမင်္ဂလာအနေနဲ့မြတ်စွာဘုရားအတိဝနာစပါဠိနံပဏ္ဍိတနေစတိဝနာပူဇာစပူဇာနေယံဣဒံမင်္ဂလာမုဒ္ဓမလူမိုက်ကိုမပေါင်းသိရဘူးပညာရှိသူတော်ဟောင်းကိုပေါင်းသိရမေးပူဇော်တဲ့ပူဇော်တိုင်းတံပိုးထတဲ့တံပိုးထလိုက်တဲ့အရာတွေကိုပူဇော်ရမယ်တံပိုးထရမယ်ဆိုပြီးတော့ဒါပထမဦးဇင်းတို့မင်္ဂလာတရား၃ပါးနောက်ပြီးတော့ပฏิရူပဒေသဝါသောစပုပ္ပိစကတပုံညတာအတ္တတမပဏိတိစဣဒံမင်္ဂလာမုဒ္ဓမဒုတိယကာတာဖြင့်မင်္ဂလာတရား၃ပါးနောက်ပြီးတော့ဘာဟုသေစင်းစသိပင်စဝိနယောစသုတ္တိခိတောဒုဝံတိတံစယာဝါစဣဒံမင်္ဂလာမုဒ္ဓမဘာဟုသေစင်စအကြအမြင်များတာမင်္ဂလာဝိဇ္ဇာအတ္တပညာကိုတတ်တဲ့စပေးချမ်းခံကိုတက်မြောက်တယ်ဆိုတာကိုအဓိကဆိုလိုတာပါနော်နောက်သိပင်စလက်မှုအတ္တပညာတွေကိုတက်မြောက်တာလည်းမင်္ဂလာဟုတ်လားနောက်ဝိနေယောစသုတ္တိခိတောလူကျင့်ဝတ်ဝိနည်းစည်းကမ်းတွေကိုကောင်းစွာသင်ကြားပြီးတော့ကျင့်သုံးနိုင်တာဟာမင်္ဂလာသူဘာတိတာစယာဝါစကောင်းမြတ်တဲ့စကားကိုပြောဆိုရခြင်းဟာမင်္ဂလာအဓိကထားကတော့မင်္ဂလာတရား၄ပါးပေါ့နော်။နောက်ပြီးတော့ဦးဇင်းတို့မနေ့တုန်းကပြောခဲ့တယ်။မာတာပိတုဥပဋ္ဌာဏံဗုဒ္ဓဒါရတသင်္ကဟောအနာကုလသကမ္မတာဣဒံမင်္ဂလမုဒ္ဓမ။မာတာပိတုဥပဋ္ဌာဏံမိခင်ဖခင်ကျေးဇူးရှင်တို့ကိုပြုစုလုပ်ကြွေးရခြင်းသည်မင်္ဂလာ။ဗုဒ္ဓဒါရတသင်္ကဟောနော်သာသမီဇနီးမယားတို့ကိုပြုစုလုပ်ကြွေးရတာလည်းမင်္ဂလာ။အနာကုလသကမ္မန္တာတဲ့အလုတ်ကိုမရှုပ်ထွေးအောင်ရှင်းရှင်းလုံတက်ဖို့ပြောတက်ဖို့တွေးတက်ဖို့လိုတယ်ပေါ့အဲ့ဒါလို့မိမိတို့ရဲ့အလုတ်ကိစ္စတွေကိုရှင်းလင်းအောင်ပြတ်သားအောင်ရှုပ်ထွေးမှုမရှိအောင်လုံနိုင်တယ်ပြောနိုင်တယ်တွေးနိုင်တယ်ဆိုရင်လည်းအဲ့ဒါပါလေမင်္ဂလာအဲ့ဒါဦးဇင်းတို့မနေ့တုန်းကပြောခဲ့တဲ့မာတာပိတုဥပဋ္ဌာဏအစချီတဲ့ခန္ဓာကတော့မင်္ဂလာအခွဲတွေတူကတော့အမျိုးမျိုးရှိတာမင်္ဂလာတရားကို၅ပါးခွဲလို့ရတယ်လေးပါလဲခွဲလို့ရတယ်သုံးပါလဲခွဲလို့ရတယ်မိခင်ကိုလှုပ်ကြွေးတာမင်္ဂလာဖခင်ကိုလှုပ်ကြွေးတာမင်္ဂလာလို့ခွဲမယ်ဆိုရင်မင်္ဂလာတရားကအဋ္ဌိကထာမှာ၄ပါးဖြစ်သွားတယ်နော်နောက်ပௌဒ္ဓဒါရသင်္ကဟပௌဒ္ဓအယသာသမီသာသမီကိုချီးမြှင့်ထောက်ပံ့တယ်ဒါရအယဇနီးမယားအဲ့ဒါကိုလည်းပဲ၂ပါးခွဲလိုက်မယ်ဆိုလို့ရှိရင်မင်္ဂလာတရားကအဋ္ဌိကထာအယ၅ပါးဖြစ်သွားတယ်အဲ့ဒါလို့၅ပါးခွဲမယ်ဆိုလို့ရှိရင်မင်္ဂလာတရားက39ပါးဖြစ်သွားလိမ့်မယ်ဟုတ်လား4ပါးခွဲမယ်ဆိုရင်တော့မင်္ဂလာတရားက38ပါးတကယ်လို့မာတာပိတုဥပဋ္ဌာဏကိုတပါးတည်းယူမယ်ပௌဒ္ဓဒါဋ္ဌသင်္ကဟောကိုလည်းတပါးတည်းယူမယ်အဲ့ဒါလို့ဆိုရင်တော့အဲ့ဒီကထာမှာမင်္ဂလာတရားက3ပါးပဲရှိမယ်အဲ့ဒါဆိုရင်တော့မင်္ဂလာတရားက38ပါးဖြစ်သွားမယ်အဲ့ဒီကထာလေးကအဲ့ဒီအကြောင်းအချက်တော့စိတ်ဝင်စားစရာရှိတယ်ပေါ့နော်ဒါပေမဲ့မင်္ဂလာတရား38ပါးဖြစ်တာ38ပါးဖြစ်တာ39ပါးဖြစ်တာဂဏန်းတင်ချာတွေကအရေးမကြီးပါဘူးတဲ့နော်ဒါပေမဲ့လို့ပေးတဲ့ဘောင်တော်တို့အရေးမကြီးဘူးဆိုပေမဲ့လို့အရေးကြီးတဲ့အပိုင်းရှိတယ်အဲ့ဒါကဘာလဲဆိုတော့ညင်းခုမှကြောက်ရတယ်ဟုတ်လားဟုတ်တယ်နော်မင်္ဂလာတရား38ပါးပဲအမှတ်များခဲ့တာဆိုတော့38ပါးလို့ပဲမှတ်ထားတာကောင်းပါတယ်နော်အဲ့တော့ဦးဇင်းတို့ဒီကနေ့ဒါနင်စဓမ္မစရိယာစဒီကထာရောက်လာပြီနော်ဒီကဒါလေးကိုပေးသပေါင်းတော်တို့နာယူချင်ကြရအောင်ဒါနင်းစဓမ္မစရိယာစညာတကနင်းစသင်္ကဟောအနာဝေဇာနေကမ္မာနိဣတံမင်္ဂလမုဒ္ဓမဒေဝံဗုဒ္ဓတိလိုရေးနဲ့မိလျှောက်လာတဲ့ဝဏ္ဏတယန္တာနင်းစအကျင့်ပေးကံလှူဒါန်းစွန့်ကျင်းနိုင်ခြင်းဆိုတဲ့ဌာနကောင်းမှုတည်လည်းကောင်းယာဓမ္မစရိယာစအကျင့်သူစရိုက်တရားတို့ကိုပြုစုအထောက်ရအခြင်းတည်လည်းကောင်းညာတကနံဆွေမျိုးသားချင်းတို့ကိုရောသင်္ကဟောစာအကျဉ်ချင်းမြင်ထောက်ပံ့ရခြင်းဒီ၎င်းအနဝေဇန်ဒီအပြည့်ကင်းကုန်သောယာနိကမ္မာနိစာအကျဉ်အမှုကိစ္စတို့ကိုပြုလို့ရခြင်းဒီ၎င်းအထေတန်တိရှိပါကုန်၏ဧတံဤလေးပါသောတရားတို့သည်ဥဒ္ဓမမျက်လက်စွာသောမင်္ဂလာမင်္ဂလာတရားမြည်ပါ၏မင်္ဂလာတရားဒီကထာယ၄ပါးပြထားတယ်နော်ပထမမင်္ဂလာကဘာတုံးဆိုတော့ဒါနင်းစပေကံစွန်ကျေလှူဒါန်းနိုင်လေဆိုတဲ့ဒါနာကောင်းမှုသည်မင်္ဂလာတရားဖြစ်တယ်။ကြည်ပွားကြောင်တရားချမ်းသာကြောင်တရားတုတ္တကြောင်တရားဖြစ်တယ်။ညာတကဓမ္မစရိယာစသ ုစရိုက်တရားတွေကိုပြုလုပ်အားထုတ်ရတာလေမင်္ဂလာတရားဖြစ်တယ်။ညာတကနေစတဲ့ငါဆွေမျိုးတွေကိုထောက်ပံ့ချီးမြှောက်တာလေမင်္ဂလာတရားဖြစ်တယ်။အနဝိဇ္ဇန္တိကမ္မာနိအပြစ်မရှိတဲ့အလုပ်တွေကိုလုပ်ရတာလည်းပဲမင်္ဂလာဖြစ်တယ်ဆိုပြီးတော့မင်္ဂလာတရားဒီကထာဘယ်နှပါးပြတော့ညာ၄ပါးပြတယ်။အဲ့တော့ဥရှင်တို့ပထမဆုံးဒါနမင်္ဂလာကစပြီးတော့ပြောကြည့်ရအောင်။ဒီနေ့မှာဒါနကောင်းမှုနဲ့ပတ်သက်ပြီးတော့အလူမျိုးသေးသေးပါလားသေးသေးမှာသူတိုင်းတာနဲ့သူရည်ရွယ်ချက်နဲ့သူရှိကြတယ်လောက်ကြတယ်ပေါ့။ဒါနကောင်းမှုမှန်လို့ရှိရင်ဒါဘေးတပေါင်းသူတော်ဘာလို့မင်္ဂလာရှိတယ်။ကြီးပွားကြောင်ဖြစ်တယ်ချမ်းသာကြောင်ဖြစ်တယ်။ဒီနေ့မှာဒါနဆိုတာသူတော်ဘာကိုပေးတာပါပဲ။ပေးတယ်ဆိုတာလည်းပဲအမျိုးမျိုးရှိတယ်ပေါ့။နော်ဘေကံဆောင်ချက်လူတိုင်းညင်းဒီကောင်းတဲ့အလုပ်ဖြစ်တဲ့ငါ့ကိုကောင်းကျိုးချမ်းသာဖို့ဖြစ်စေလိမ့်မယ်။နောက်ဆုံးငါကမြင့်မြတ်တဲ့ဆန္ဒထားနိုင်မယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာရဖို့တော့အထောက်အပံ့ဖြစ်စေနိုင်တယ်လို့ဒါနရဲ့အကျိုးကျေးဇူးကိုကောင်းစွာသိမြင်ပြီးတော့ဉာဏ်နဲ့ရှင်နဲ့စိတ်နဲ့ပေးမယ်ဆိုတော့ဒါအလွန်အဆင့်မြင့်တဲ့ဒါနကောင်းမှုဖြစ်တယ်။တချို့ကြတော့လည်းပဲအဲ့လိုအသိတော့မရှိဘူး။ပေးခြင်းလို့ကိုပေးလိုက်တာပဲ။ဟုတ်လား။တချို့ကလေးလေးတွေဆိုရင်ပေးခြင်းစီရှိတော့ပေးလိုက်တာရှိတယ်။ဒါကတော့သိပြီးတော့ဉာဏ်နဲ့မရှင်တဲ့ဒါနပေါ့။ဘာပဲဖြစ်ဖြစ်ဒါဒါနာကောင်းမှုပါပဲဒီနေ့မှာဥရှင်တို့ပေးသဘောသူတော်ကောင်းတို့ဒါနာကောင်းမှုမဖြစ်တဲ့ပေးခြင်းတွေလည်းရှိတယ်တဲ့ဥရှင်တို့ဒီမင်္ဂလာတရားကိုတပြေကံစတော်ရင်ရေးတော်မူခဲ့တဲ့ပေကြီးနေတရားတွေကိုအခြေခံကြောရုပ်ပြုပြီးတော့ဟောတာပါအလွန်ကောင်းတဲ့စာအုပ်ကြီးဖြစ်တဲ့ပေးသဘောသူတော်ကောင်းတို့လူတိုင်းလူတိုင်းဖတ်ရှုသင့်တယ်လို့ထင်တယ်နော်အဲ့တော့ကျွန်တော်ဘုရားကြီးကအဲ့ဒီမှာဟုတ်ဒါနမဖြစ်တဲ့ပေးခြင်းတွေဟာဘာတွေတုံးဆိုတော့လေကြောက်လို့ပေးရတာဒါနမဖြစ်ဘူးတဲ့ဟုတ်လားအေးပြီးတော့ဦးဇင်းတို့တစုံတစ်ခုကိုလိုလန်းတောင်းတလို့လက်လာဘကိုမျောဖို့ပြီးတော့လက်ထိုးတဲ့အနေနဲ့ပေးတာမျိုးဆိုရင်လေဒါနမဖြစ်ဘူးတဲ့နောက်ပြီးတော့ဦးဇင်းတို့ယာကနဲ့ချစ်လို့ကြိုက်လို့ပေးတာတွေလည်းဒါနမဖြစ်ဘူးဆိုပြီးအဲ့ဒီမှာပြောထားတာရှိအဲ့တော့ဒါနကောင်းမှုဆိုတာတကယ်တမ်းကတော့ပေးတဲ့ဘောင်တော်လို့မိမိတို့ရဲ့ဘဝကိုအလွန်မှကောင်းသွားစေတယ်ချမ်းသာသွားစေတယ်ပြစ္ဆုတ်ပန်တန်တရားနှစ်ဖြာသောအကျိုးကျေးဇူးကိုအများကြီးပြီးစီးစေတယ်ပေါ့ဒါကြောင့်သူသည်မင်္ဂလာတရားဖြစ်ရတယ်ဒီနေ့မှာဦးဇင်းတို့ဒီဒါနကောင်းမှုနဲ့ပတ်သက်ပြီးတော့နော်လူသားတွေဟာဟိုတိမ့်ပိုက်လိုတဲ့စိတ်ဆွဲလန်းတဲ့စိတ်ဒါတွေကကြီးမားကြတာဆိုတော့ပေးရကမ်းရတာသိပြီးတော့လွယ်တဲ့ကိစ္စတော့မဟုတ်ဘူးအဲဆိုလူရလူဖြစ်လာတဲ့ကိုယ်ကစပြီးတော့ဘဝနိကန္တိကလောဘဇောဆိုတာလောဘနဲ့စားခဲ့ကြတာ။ဒါကြောင့်လောဘနဲ့စားကြတဲ့တတ္တဝါတွေဟာပေးရမှာ၊ကမ်းရမှာ။အလုံးမစိတ်ထဲမှာကြိုးစားယူရတဲ့သဘောတော့ရှိတယ်။ဒါပေမဲ့လို့ဒါနရဲ့အကျိုးကျေးဇူးတွေကိုတကယ်မြင်မယ်၊တရားတရားတကယ်ထက်သန်မယ်၊ဉာဏ်ပညာတကယ်ကြီးမားမယ်။ဟုတ်လား။အဲ့ဒါလို့ဒါနရဲ့အကျိုးကျေးဇူးကိုတကယ်သိပြီးမေတ္တာတွေ၊စေတနာတွေ၊ကရုဏာတွေတကယ်ကြီးလာပြီဆိုလို့ရှိရင်မပေးဘဲမနေနိုင်ဘူး။ကိုယ်အလွန်မှမြင်လို့တဲ့တံပိုးထားတဲ့အရာတွေကိုတောင်းမှလူတွေဟာပေးနိုင်ကြတယ်။ဒါဥရှင်တို့ဘုရားလောင်းနေဆိုလို့ရှိရင်အသက်ကိုတောင်းဆွန့်နိုင်နေပေါ့။ဟုတ်လား။ဒါကြောင့်စိတ်ထဲကဒါနရဲ့အကျိုးပေးကိုတကယ်ယုံကြည်လာပြီ။တကယ်စေတနာတကယ်မေတ္တာအားကြီးလာပြီဆိုလို့ရှိရင်မိမိအလွန်တံပိုးထားတာကိုတောင်းလူတွေဟာရဲ့ရဲ့ရော်ရော်နှမျိုးမှုမရှိဘဲနဲ့ပေးတဲ့သဘောတော့ရှိတယ်။ဟုတ်ဥရှင်တို့မဆွာဘုရားလက်ထက်ကစနပိဇောဒမင်းကြီးဆိုတာရှိတယ်။အဲ့ဒီစနပိဇောဒမင်းကြီးကမြတ်စွာဘုရားကိုကြည်ညိုလွန်းလို့မြတ်စွာဘုရားရှိတဲ့နေရာကိုဟိုကိစ္ဆာယနာလူလင်အမှုပြုတဲ့နောက်လိုက်လူလင်ခွန်လျောင်းနဲ့အလုံးရှေ့ရောက်ပေါ်လေ။အဲ့ဒါမြတ်စွာဘုရားကြီးကိုလွတ်တယ်။တရားဓမ္မတွေကိုနာမဲပြီးရင်ပြန်လာပြီးတော့သူ့ကိုပြောဖို့ပေါ့။သူ့ကိုယ်တိုင်မြတ်စွာဘုရားဒီအကြောင်းမျိုးမျိုးကြောင့်မသွားနိုင်တော့ကိစ္ဆာယနာလူလင်ဥရှိပြီးတော့အဖွဲတစ်ဖွဲကိုလွတ်လိုက်တယ်။ဟိုရောက်တဲ့အခါကျတော့အဲ့ဒီကိစ္ဆာယနာလူလင်အမှုပြုတဲ့အဲ့ဒီအဖွဲကမြတ်စွာဘုရားကိုပူမြော်ပြီးတော့မြတ်စွာဘုရားဟောတဲ့တရားတွေကိုနာယူပြီးတော့အဲ့ဒါတို့တို့ပြောကြပါစို့တို့တို့ယဟန္တာဖြစ်ကြတယ်ယဟန်ပြူကြတယ်အဲ့လိုယဟန္တာဖြစ်ပြီးတော့ယဟန်ပြူကြတော့ဇံပိညာလည်းရတယ်အဲ့တော့မြတ်စွာဘုရားကိုတို့ကပင့်တယ်စန္ဒပိစောဒမင်းကြီးစီကိုကြွဖို့ဒါပေမဲ့မြတ်စွာဘုရားကဒီကိစ္ဆာယနာမထေကိုပဲအင်းတင်သွားလို့ရှိရင်လည်းပဲမင်းကြီးဟာတင့်ကိုကြီးညိုနိုင်တယ်ဒါကြောင့်တင်မဲသွားဆိုပြီးတော့မြတ်စွာဘုရားမကြွဘူးအဲ့တော့အဲ့ဒီကိစ္ဆာယနာမထေအမှုပြုတဲ့မထေတွေဇနပိဇောဒမင်းကြီးရှိတဲ့နေရာကိုကြွလာကြတယ်။အဲ့လိုကြွလာကြရင်လည်းဟိုဒေသကအလွန်ဝေးတာဆိုတော့ခကြီးကအလွန်ဝေးတာဆိုတော့ရွာတရွာရောက်တော့သူတို့ဆုံးခံကြတယ်။ဒါပေမဲ့အဲ့ဒီရွာကဒီဖရာတရားတန်ခါကို ယုံကြည်မှုအားနည်းတဲ့ယွာသာသနာလည်းသိပြီးတော့မထုံးကားတဲ့ယွာဖြစ်ကောင်းဖြစ်မယ်ပေါ့အဲ့တော့စွန့်မှမရဘူးအလွန်မှအခက်အခဲဖြစ်တယ်အဲ့တော့စွန့်စားလာစွန့်စားခြင်းကနီးနေပြီးစွန့်မှမရဘူးအဲ့တော့အဲ့ဒီယွာမှာဦးရှင်တို့ဟိုတစ်ချိန်လုံးကအလွန်တရာမှချမ်းသာကြွယ်ဝပြီးတော့အခုလောလောဆယ်မှာတော့ပစ္စည်းဥစ္စာနွမ်းပါသွားတဲ့တထေသမီးတယောက်ရှိတယ်လောလောဆယ်တော့တထေမဟုတ်တော့ဘူးပေါ့အဲ့ဒီတထေသမီးကသူကအလွန်တရာမှတရားတရားအားကြီးတယ်မထေမြတ်တွေကြွလာတယ်တပိထဲမှာဘာမှပါဟံမတူဘူးဆိုတာလည်းသူသိတယ်အဲ့ဒါနဲ့ရှင်ဘုရားတို့ဆွန့်နေပါလေရခဲ့ရလားဆိုတော့မရခဲ့ဘူးဆိုတာကိုသူသိတယ်အဲ့ဒီတော့မလုပ်တော့ဆိုတော့အိမ်ထဲကိုမြန်မြန်သွားပြီးတော့သူ့ရဲ့အထင်းတော်ကိုခေါ်ပြီးတော့သူအင်မတန်တမြတ်တလို့ထားခဲ့တယ်သူ့ရဲ့ဆံပင်เนาะအမျိုးသမီးတွေဆိုတာကိုယ့်ရဲ့ဆံပင်ကိုအလွန်မှတန်ဖိုးထားပါလေအေးအဲ့ဒီဆံပင်ကိုတခါတည်းဖြတ်ပြီးတော့တစ်ချိန်လုံးကအဲ့ဒီဆံပင်ကိုအသည်ပြားတထောင်ပေးတာတော့သူမရောဘူးသူနဲ့ဘဝတူတထေသမီးတယောက်ရှိတယ်အဲ့ဒီတထေသမီးကအဲ့ဒီရွာထဲမှာပဲရှိတယ်ဒါပေမဲ့သူကဆံပင်သိမ့်မကောင်းဒီတထေသမီးကဆံပင်အရန်ကောင်းတယ်အဲ့ဒီဆံပင်ကောင်းတာကိုပဲသူကတပန်းတာနေတယ်ပေါ့အဲ့ဒါတချိန်လုံးမှာတထောင်ပေးတာတော့မရောင်းနဲ့ဒီဆပင်တွေကိုအခုရတဲ့ဈေးနဲ့ရောင်းမယ်အလွန်အရေးကြီးတယ်ဒီအချိန်မှာဗတိမြတ်တွေစုံပုံပေးဖို့အရေးကြီးတယ်အဲ့ဒီလိုပြောတော့အထင်းတော်ကအလွန်တနာတယ်ပေါ့ဒီတထေသမီးကိုအဲ့ဒါမြည်ရီတောင်သူကြားတယ်အဲ့ဒါနဲ့အဲ့ဒီဆပင်တွေကိုဗတိမြတ်တွေမသိအောင်ဒါဗတိမြတ်တွေကိုလည်းအိမ်ပြန့်ထားတယ်ပေါ့မသိအောင်တခါလဲယူပြီးတော့ဟိုတထေသမီးစီကိုသွားပြီးတော့ရောင်းတယ်ရောင်းတော့တထေသမီးကငွေလိုလို့လာရောင်းမှသိတော့တချိန်လုံးကသူတထောင်ပေးပြီတော့ဝယ်ခဲ့တဲ့ဆံပင်ကိုဈေးနှိမ်တဲ့အနေနဲ့ရှစ်ကျက်ပဲပေးတယ်လို့ဆိုတယ်။အဲ့တော့သူကလည်းရသလောက်ကလေးယူပြီးတော့ပြန်လာတယ်။အဲ့တော့မထေကလည်းရှစ်ပန်းဆိုတော့တပားလျင်တစ်ချက်တန်စွမ်းပေါ့။အဲ့ဒီတော့ကတစ်ချက်ကတော်တော်လေးတန်ဖို့ရှိလို့နေမှာပါပဲ။အေး။အဲ့ဒါနဲ့တစ်ချက်တန်စွမ်းကိုကတ်တယ်။တထေသမီးကခေါင်းမှဆံပင်မရှိတော့ဘူးဆိုတော့မထေမြတ်တွေကိုထွက်ပြီးတော့ဝင်းမချာရဲကိုသူရှက်တယ်ပေါ့။ဒါပေမဲ့လို့ဟိုကရှင်မဟာကစီကသူကသိတယ်တီတော့အကြောင်းတည်လို့တတိသမီးပဲမှတော့ဆွမ်းအမကပဲမှတော့လို့မေးတော့သူမနေတာဘူးအဲ့ဒီမှာထွက်လာတယ်ထွက်လာပြီးတော့မထေမြတ်ကိုရှိခိုးဥချလိုက်တယ်ပဲသူ့ရဲ့ကောင်းကဆွေနေရပင်ကိုဝေဂရီအတိုင်းပြန်ပြီးတော့ဖြစ်သွားတယ်တဲ့ဒါလည်းအံ့ဩစရာပါပဲနော်ဘေးတော်ကတော်ကောင်းတို့ဘာကြောင့်အံ့ဩစရာပါအံ့ဩစရာလို့ဦးရှင်တို့ပြောရအောင်ဆိုတော့ဒီစိတ်စေရနာပေါ့အထူးသဖြင့်တော့ဒါရဲ့အစွမ်းတတိလို့ဘေးတော်ကတော်ကောင်းတို့ဟိုမမကံကံနားလေဖို့လိုတယ်။เนาะဒီနေရာမှာတကိုးဆိုတာကဟိုထူးထူးဆန်းဆန်းကိစ္စကြီးတွေကိုစိတ်ထဲမှာသွားပြီးတော့တွေးရင်လွဲမှာဆိုရတယ်။ဘာရဲ့တကိုးလဲတကိုးဆိုရင်လဲဘာရဲ့တကိုးလဲဆိုရင်သူ့စိတ်စေတနာရဲ့တကိုးပဲဖြစ်မှာပဲ။မှန်ပါဗျာ။ဟုတ်တယ်မဟုတ်လား။မှန်ပါဗျာ။အေး။ဒါကြောင့်အဲ့ဒီစိတ်စေတနာအလွန်ထက်သန်စွာဖြင့်ပေးကမ်းလှူဒါန်းခဲ့တဲ့အတွက်ကြောင့်အဲ့ဒီဒါနာကောင်းမှုရဲ့အကျိုးကျေးဇူးဟာအခုလောလောဆယ်ကိုမှပဲအံ့ဩဖို့ရတွေ့မြင်ရတယ်။အေးအဲ့ဒီမှာမထေမြတ်တွေကသူကတဲ့ဆွမ်းကိုဖုံးပေးပြီးတော့သနပိစောဒမင်းကြီးတွေရောက်တဲ့အခါကျတော့မင်းကြီးကမြတ်စွာဘုရားကြွမလာနိုင်ဘူး။မတို့ကိုပဲလွှတ်လိုက်တယ်လို့ကိစ္ဆာယနာမထေကပြောတဲ့အခါအရှင်မြတ်တို့အဲ့လိုဆိုရင်ဒီနေ့ဘယ်မှာဆွမ်းဖုံးပေးခဲ့တော့။အဲ့ဒါနဲ့အကျိုးအကြောင်းပြောပြတယ်ပေါ့။အဲ့ဒီရွာကတထေသမီးတော်တော်စရာတရားကောင်းတယ်တော်တော်စေတာကောင်းတယ်။အဲ့လိုပြောပြတဲ့အခါကျတော့မင်းကြီးကအကျိုးအကြောင်းသိရတော့အဲ့ဒီတထေသမီးကိုတော့အခေါ်ခိုင်းပြီးတော့မိဖုရားမြောက်တယ်လို့ဆိုပါလေ။ဒါလည်းပဲဒါနရဲ့အကျိုးကျေးဇူးပါဒီဘဝနဲ့အကျိုးပေးတယ်ဆိုတဲ့အတိတ်ပဲလို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်။ဒါကြောင့်ပိဋကတ်ဘုန်းတော်ကောင်းတို့စိတ်စေတနာတကယ်ထက်သန်လာပြီးမေတ္တာတရားစေတနာတရားတကယ်ကြီးမားလာပြီးဆိုလို့ရှိရင်ဒီဒါနကောင်းမှုဆိုတာမျိုးကိုလူတွေဟာရဲ့ရဲ့ရောရောပြုတဲ့သဘောရှိတယ်။ပြုပြီဆိုလို့ရှိရင်လည်းကိုယ်စိတ်စေတနာနဲ့တန်တဲ့အကျိုးရလတ်ကိုတော့ရကြသမြဲပဲ။ဒါကြောင့်ဒါနကောင်းမှုသည်မင်္ဂလာဖြစ်ရတယ်။ဒီနေရာမှာတချို့ကဒါနကိုတန်တရားရှေ့ချောင်းဆိုပြီးတော့ပြောကြတာရှိသေးတယ်။အမှန်ကတန်တရားကိုရှေ့စေတာတဲ့တဲ့ပြောရရင်တဘဝပြီးတဘဝဆင်းရဲလာတဲ့ဘဝဒုက္ခတွေကိုရသွားစေတာဘာကြောင့်နှုံးလို့မေးရင်ဘဝရခြင်းရဲ့ဒုက္ခရခြင်းရဲ့လက်သေးတရားကတဏှာတရားပဲ။အဲ့ဦးဇင်းတို့ဓမ္မစကြာတရားတော်မှာရှိတယ်မို့လားတဏ္ဏပေါ်နောဘဝိကနော်တဏ္ဏသည်ဘဝသည်ကိုဖြစ်စေတယ်အဲ့ဒီတဏ္ဏဆိုတဲ့လိုချင်မှုရခြင်းမှုနဲ့အခုပြီးတဲ့ကံနဲ့လှူတဲ့တန်းနဲ့ဆိုတဲ့ဒါနာကောင်းမှုဟာလုံးဝဖြောင်းပြောင်းဆန့်ကျင်တယ်ဟုတ်လားဒါကြောင့်ဒါနာကောင်းမှုသည်တန်တရားကိုရှည်တည်တာမဟုတ်ဘူးတန်တရားကိုရှည်တည်တာကတဏ္ဏလောဘကသာလင်ရှည်တည်တာ အဲ့တော့ဒါနာကောင်းမှုဒီတန်တရားရှိသေးတဲ့တဏှာလောဘကိုဆန့်ကျင်တဲ့အတွက်ကြောင့်တဏီအဖြစ်နေပါသွားအောင်ဖေရှားပေးတဲ့အတွက်ကြောင့်တန်တရားတူစီတဲ့တရားသာဖြစ်တယ်လို့မှန်မှန်ကန်ကန်နားလည်ဖို့ကောင်းမလို့ဘူးလား
ဟုတ်ပါဘူ
းဒီနေရာမှာဦးရှင်တို့အမျိုးမျိုးသောဟိုဘုထုဇဉ်နေရာကိုအတွင်းနဲ့ကိုမှားတာတွေကိုလည်းမှန်တယ်လို့ထင်နေတာတွေကရှိလားဟု
တ်ပါဘူ
းအမျိုးမျိုးသောအကြောင်းကြောင့်ဒါနာကောင်းမှုကိုကြောင်းကြတာရှိတယ်တဲ့ဒါနာကောင်းမှုကအမှန်တော့မကြောက်ထိုက်ဘူးတဲ့။ဘာကြောင့်လဲဆိုလို့ရှိရင်လက်တွေ့ကိုပဲဒါနရဲ့အကျိုးကျေးဇူးကိုသိနိုင်တယ်မြင်နိုင်တယ်ပေါ့
။
ဆိုရပါစို့ကိုကပေးလိုက်လို့ကမ်းလိုက်လို့နော်။ဟောလှူဒန်းနေတဲ့အခါမှာကိုယ့်ရဲ့စိတ်စေတနာမှာဘာတွေဖြစ်တယ်လဲဘယ်လိုသဘောတွေဖြစ်တယ်လဲဆိုတာကိုတရားမတော်ဦးရှင်တို့ဉာဏ်ရှိတဲ့လူတွေပဲသိနိုင်တာပဲ
။
ဆိုရပါစို့ကိုကပေးလိုက်တယ်ဆိုလို့ရှိရင်ကိုယ့်စိတ်ထဲမှာမေတ္တာတရား၊ကရုဏာတရား၊မုဒိတာတရားတွေဖြစ်ရတယ်။ကိုပေးလိုက်တဲ့ပစ္စည်းကိုသုံးဆောင်တာကိုကြည့်ပြီးတော့ဝမ်းမြောက်ရတယ်ကြည်နိုးရတယ်စိတ်ထဲမှာချမ်းသာရတယ်ဒါဟာလက်တွေ့သိနိုင်တဲ့ဒါနကြောင့်စိတ်နှလုံးမှာဖြစ်ရတဲ့ချမ်းသာပေါ့န
ော
်ဘုရင်တို့မြတ်စွာဘုရားလက်ထက်ကတိဟသေနာမတိဆိုတာရှိတယ်ပိမိတလာမင်းကြီးရဲ့စစ်သူကြီးပါပဲအဲ့ဒီတိဟသေနာမတိကမြတ်စွာဘုရားကိုရှောက်တယ်တဲ့ပါရှောက်တော့ဆိုတော့မြတ်စွာဘုရားဒါနကောင်းမှုရဲ့အကျိုးကျေးဇူးကိုအခုလောလောဆယ်ပဲနော်တိအောင်မြင်အောင်ပြောလို့ရလားတဲ့လောလောဆယ်ဘလို့မှမငင်းနိုင်အောင်တိအောင်မြင်အောင်ပြောလို့ရပါသလားအဲ့တော့မြတ်စွာဘုရားကရတယ်တဲ့ဒါနာကောင်းမှုရဲ့အကျိုးကျေးဇူးကိုဒီဘဝတည်းမသေးခင်မှာကိုပဲအခုလောလောဆယ်မှာကိုပဲဘလို့မှငင်းလို့မရတဲ့အကျိုးကျေးဇူးတွေကိုပြောပြလို့ဖြစ်တယ်တဲ့အဲ့ဒါဘာလို့ဆိုတော့ဒါနာပြုမယ်ဆိုလို့ရှိရင်ပေးကမ်းတာကိုဝါသနာကြီးမယ်ဆိုရင်ပေးတာကမ်းတာကိုလုပ်မယ်ဆိုလို့ရှိရင်ဘေးပတ်ဝန်းကျင်ရဲ့ချစ်မြတ်နှုတ်မှုမေတ္တာတရားကိုရမယ်တဲ့။နော်ဒါဘယ်လိုမှမငင်းနိုင်ဘူးနော
်
။ဒါနာကောင်းမှုပြုလို့ရှိရင်ဘေးပတ်ဝန်းကျင်ရဲ့ချစ်မြတ်တာကိုရမယ်။နောက်ပြီးတော့ဒါနာကောင်းမှုပြုတာများလာပြီဆိုလို့ရှိရင်စိတ်ကောင်းနှလုံးကောင်းရှိတဲ့သူတော်ကောင်းတွေပညာရှိတွေသူတော်ကောင်းအမိခံတဲ့ပုဂ္ဂိုလ်တွေရဲ့ပုဂ္ဂိုလ်တွေနဲ့နှိစ္စမှုကိုလည်းရမယ
်။
ဟုတ်လား။ဘုရင်တို့သူတော်ကောင်းဆိုတာများသောအားဖြင့်သူများကိုမိပြီးတော့အသက်မွေးကြတာအော်တို့သဖြင့်တော့ဒါဒီကနေ့ခေပြောမှဆိုတော့ယဟန်တန်ဃာလေးပေါ့ယဟန်တန်ဃာလေးဆိုတာကကောင်းတဲ့အလုပ်တွေကိုလုပ်နိုင်ဖို့အတွက်ထိရောက်အောင်လုပ်နိုင်ဖို့အတွက်ကိုယ့်ရဲ့စာဝတ်နေရေးကိုဒကာဓမ္မတွေရဲ့ပုံမှာအားကိုးပြီးတော့နေရမှရှိဘူးလား
ရှိတယ်အဲ့
ဒီတော့ဘာဖြစ်တုံးဆိုတော့ပြေးတာကမ်းတာကိုဝါသနာပါတဲ့လူနဲ့သူတော်ကောင်းတွေဟာနီးစက်တဲ့သဘောရှိတယ်ဒါကြောင့်သူတော်ကောင်းတွေရဲ့ချင်းကပ်ပြီးဆိုရင်တရားတရားရှိတဲ့လူကိုအရင်ဦးစားပေးပြီးတော့ချင်းကပ်တဲ့သဘောရှိတယ်အဲ့လိုဆိုလို့ချင်းကိုယ်မှာသူတော်ကောင်းတွေရဲ့တည်ဖို့သူတော်ဘုံတက်ကူးဖို့အတွက်အများကြီးတိစံမှုရှိရတယ်။ဒါကြောင့်ဒါနာပေါင်းမှုပြုလို့ရှင်တည့်အချက်ပဝန်းကျင်ရဲ့မြေတားကိုရမယ်။နှစ်အချက်သူတော်ဘုံနေရဲ့ချင်းကတ်တာကိုခံရမယ်။ပြီးတော့သုံးအချက်ကဒါနာပေါင်းမှုပြုလို့ရှင်ကောင်းတဲ့တည်င်ပဝန်းကျင်မှာပြန့်နှံ့ပြီးတော့ထွက်တည်တဲ့ဒီပုဂ္ဂိုလ်မှာနှမျောဖို့သူ့ရဲ့ပစ္စည်းဥစ္စာကြောင့်အများကြီးအကျိုးရှိရတဲ့အလွန်တော်တဲ့လူပဲလို့အစရှိသဖြင့်စစ်မှန်တဲ့ချီးမွမ်းမှုကိုရတယ်ပေါ့။မြတ်ချေအတူမြတ်တို့ချင်းကောင်းတဲ့ကြွယ်ပွဲလေဝင်ရဲ့တဲ့။နော်ပွဲလေဝင်ရဲ့ဆိုတာကပေးတဲ့ကြမှာချင်းကတ်တဲ့အခါမှာနှမျိုးဝင်တို့မှုနဲတဲ့ပုဂ္ဂိုလ်ပေးတာကနာကိုဝါသနာအကြီးတဲ့ပုဂ္ဂိုလ်ဟာအလွန်တရာမှမျက်နှာပွင့်လန်းတယ်လို့ဆိုတယ
်။
ပေးတဲ့ကြမှာကိုယ့်ရဲ့မျက်နှာအလွန်တရာမှတည်ကြည်တယ်ပေါ့။လှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေကိုလှုပ်ထားတယ်ဆိုတဲ့အဓိပ္ပာယ်နဲ့အလွန်တရာမှစိတ်ဟာကိုကြည်လင်တဲ့အတွက်ကြောင့်တည်ငြိမ်တဲ့အတွက်ကြောင့်အိမ်ဒီလည်းအလွန်ရတယ်လို့ဆိုရမယ်ပေါ့
။
ဒါလုံးလုံးစည်ဒီဘဝမှာလည်းဒါနရဲ့အကျိုးကျေးဇူးကိုသိနိုင်မြင်နိုင်တာတွေကိုဒါမြတ်စွာဘုရားပြောပြ။เนาะအများချစ်အသူမြတ်တို့ချင်းကောင်းတဲ့င်းကြွယ်ပွဲလေဝင်ရင်ခန္ဓာစဲတော့ရောင်မြင်းနဲ့ထံဟောငါ့ဘုမြောက်အကျိုးကတော့သိပြီးတဲ့နောက်မှာကောင်းရမြတ်ရဘဝတွေကိုရလိမ့်မယ်ရောက်လိမ့်မယ်တဲ့။အဲ့လိုမြတ်စွာဘုရားကဟောတဲ့အခါကျတော့တိဟစစ်သူကြီးကပါပြောလို့ဆိုတော့မြတ်စွာဘုရားအားဖြင့်ရှိလေးပါသောအကျိုးကျေးဇူးတွေကိုတော့မြတ်စွာဘုရားဟောလို့တပည့်တော်ယုံနာမဟုတ်ပါဘူးတဲ့အဲ့ဒါတပည့်တော်ညံနေလည်းပဲဒါနာကောင်းမှုကိုပြုရင်အဲ့ဒီအကျိုးကျေးဇူးလေးပါရလိမ့်မယ်ရတယ်ဆိုတာကိုဟိုစဉ်းစားကြည့်သောအဖြစ်ဒါလက်ခံနိုင်တယ်သိတယ်ပေါ့
ပါ
ပါဘုရားအေးဒါပဲမလို့ငါးခုမြောက်သိပြီးတဲ့နောက်မှာကောင်းရမြတ်ရဘဝကိုရောက်မယ်ဆိုတဲ့အကျိုးကျေးဇူးကိုတော့တပည့်တော်မသိဘူးတဲ့ဒါပဲမလို့မြတ်စွာဘုရားရဲ့တပည့်ညွတ်တန်ကြံကိုယုံကြည်သောအဖြစ်အဲ့ဒီအချက်ကိုလည်းပဲတပည့်တော်ယုံပါလေတဲ့။ဒါလေးကလည်းပဲမှတ်သားစရာကောင်းလို့ဦးဇင်းကပြောလိုက်တာပါ။တချို့ကိစ္စတွေဒကာဓမ္မတို့ဦးဇင်းတို့တွေညံနဲ့မသက်ဝင်နိုင်တဲ့မြတ်စွာဘုရားဟောထားတာတွေရှိတယ်။မှန်ပါဗျာ
။
ကိုညံနဲ့စဉ်းစားလိုက်ရင်ဟ ဟိုစိတ်ထဲမှာရှင်းမပေါ်ဘူးပေါ့ဒါကဘလို့ဘလို့ပါလိမ့်ဆိုတာမျိုးရှိတာပေါ့နော
်အ
ဲ့အဲ့လိုရှိလာတဲ့အခါမှာဟိုလူတွေကကိုနားမလဲနိုင်တာကိုကိုနားမလဲနိုင်သေးတာကိုကိုနားမလဲနိုင်သေးတာလို့မတွေးမိပါဘဲနဲ့အဲ့ဒီအကြောင်းအရာကြီးကမြန်မှားနေသေးသလားတဘာဝမကြနေသေးသလားလို့မြတ်စွာဘုရားရဲ့တပ္ပဉ္စတဉာဏ်ကိုပဲတန်တရားဖြစ်သွားမယ်ဆိုလို့ရှိရင်ဒါမကောင်းဘူးပေါ့နော
်
တချို့ကိစ္စတွေကကိုကညံနေလေးလို့မမိသေးလို့မသိနိုင်တာတွေရှိတယ်ကိုကိုကိုအရင်ကြီးအထင်ကြီးထားလို့လည်းမရဘူးနော
်
အေးဒါကြောင့်ပိဋကတ်သူတော်ကတော့ကိုညံနေမတက်မဝနိုင်သေးတဲ့ဘုရားဟောဒေသနာတွေတွေ့လာပြီဆိုလို့ရှိရင်မြတ်စွာဘုရားရဲ့တပ္ပဉ္စတဉာဏ်ကိုယုံကြည်သောအဖြစ်ငါညံကြီးမားလာတဲ့တနေ့မှာဒါကငါသဘောပေါက်နိုင်လိမ့်မယ်အခုတော့ဒါကိုဒီတိုင်းထားလိုက်အောင်သိတဲ့တက်တဲ့လူတွေကိုမေးအောင်ပဲညံနေကြီးလားငါကြိုးစားအောင်ပဲလို့တန်တရားကိုအရင်မဖြစ်စေဘဲနဲ့ဟုတ်လားနားမလည်နိုင်သေးရင်ကိုယ့်ရဲ့ညံ့ဖျင်းမှုကိုအရင်နားလည်ဖို့မြင်ဖို့မလိုဘူးလား
ဟုတ်ပါဘူးအ
ဲ့ဒီအချက်လေးကိုလည်းဥစဉ်ကပြောချင်တယ်ဟုတ်လားအေးဒါကြောင့်ပိဋကတ်ပေါင်းတော်တော်တို့ဒါနကောင်းမှုရဲ့အကျိုးကျေးဇူးတွေများလုံးလို့မြတ်စွာဘုရားကဒါနကောင်းမှုပြုကြလို့ဒါတိုက်တွန်းတာပေါ့ဟု
တ်ပါဘူ
းဟိုအကျိုးမရှိဘူးဆိုရင်တိုက်တွန်းစရာအကြောင်းမရှိပါဘူးဒါကြောင့်မြတ်စွာဘုရားရဲ့တပ္ပဉ္စတဉာဏ်ကိုယုံကြည်သောအဖြစ်တည်းပဲမိမိတို့ရဲ့ငွေရပါဗီဇဖြစ်တဲ့နှမျိုးဝန်တူခြင်းဆိုတာကိုချိုးနှင်ပြီးတော့ပေကန်းဆောင်ကျဲလှူဒန်းခြင်းမှာပြုံးဝင်နိုင်အောင်ကြိုးစားဖို့မလိုဘူးလား
ဟုတ်ပါဘူ
းဒီနေရာမှာဆိုရင်ပြောထားတာလေးတစ်ခုအဲ့ဒီထဲမှာပါသေးတယ်အဲ့ဒါကဘာလို့ဆိုတော့လောကကြီးမှာတချို့လူတွေကဒီပေကန်းဆောင်ကျဲလှူဒန်းတဲ့ဒါနကိုမယုံကြည်ကြဘူးတဲ့မယုံကြည်လို့တချို့မပေးကြဘူးတဲ့ဒါပေမဲ့တချို့ကမပေးပေမဲ့လို့ကိုကိုကိုတော့သုံးသေးတယ်စားသေးတယ်ဟောအဲ့လိုလူကလည်းတော်သေးတယ်တချို့ကြတော့သူများကိုလည်းမပေးနိုင်ဘူးကိုကိုတိုင်လည်းစားလာတုံးတာမရှိဘူးတဲ့ဟောအဲ့လိုလူမျိုးကြတော့တဲ့ဘာနဲ့တူတော့ဆိုလို့ရှိရင်ဟိုဘဘဲဘူကဟိုမီးကိုတောက်အောင်လုပ်တဲ့ဖားဘူကြီးရှိတယ်ပေါ့နော်လေတွေနော်ဝင်နေထွက်နေတဲ့ဖားဘူကြီးရှိတယ်ပေါ့အေးအဲ့ဒီဖားဘူမှာအသက်မရှိဘူးလေတော့ဝင်နေထွက်နေတာပဲဟုတ်လားအေးအဲ့လိုကိုလည်းမတုံဘူးသူများလည်းမပေးဘူးဘဝမှာဘာမှအနစ်တရာရှိအောင်နေမသွားဘူးဆိုတဲ့ပုံကိုယ်တွေကအဲ့ဒီဖားဘူကြီးနဲ့တူတယ်လေလေတွေတော့အမြဲတမ်းဝင်ပြီးတော့ထွက်ပြီးတော့နေတော့နေနေတာပဲဒါပေမဲ့သူ့ဘဝအသက်သိပ်ပြီးတော့မဝင်ဘူးဆိုတဲ့အတိတ်ပဲအဲ့ဒါဝဆလိုကြီးကဘာကိုဥပမာပေးထားလို့ဆိုတော့မြတ်စွာဘုရားလက်ထက်ကအာဂန္ဓုကတတိဆိုတာရှိတယ်တဲ့အဲ့ဒီအာဂန္ဓုကတတိကချမ်းသာလိုက်တာတော့ငွေကြီးတဲ့ကိုဂရေ80လောက်ချမ်းသာတယ်တဲ့နော်ရွှေတို့လောဘလက်စားတို့တခြားပစ္စည်းတွေကိုသူစုပြီးတော့တံပိုးတွက်မယ်ဆိုတော့တော်တော်ကြီးကိုအများကြီးချမ်းသာတယ်ပေါ့ဒါပေမဲ့အလွန်ချမ်းသာပေမဲ့လို့ဘဇုကူမှပေးတာမရှိဘူးပြီးတော့သူကိုယ်တိုင်လည်းစားရတဲ့တုံးတယ်လို့မရှိဘူးယထာဩလေးရှိပြီးတော့စကွက်လည်းမပုတ်ရင်စားပြီးတော့တည့်ရွယ်ထီကလေးစောင်းပြီးတော့ဖြစ်တယ်လို့ပဲဘဝမှာနေတယ်ပေါ့အဲ့တော့ဘဝမှာကွယ်လွန်အိစာရောက်လာပြီဆိုတဲ့အချိန်ကလည်းဒါတစ်ချိန်မှတွေ့ရမှာပဲလေအဲ့အဲ့လိုရောက်လာပြီဆိုတော့မဖြစ်တော့ဒီပစ္စည်းဥစ္စာတွေအကုန်လုံးကဘယင်ဘာနာဖြစ်ရတယ်အဲ့ဒီမှာကောသလမင်းကြီးကမြတ်စွာဘုရားကိုရှုံးတယ်လုံးမအောင်စရာကောင်းတဲ့လူပဲတဲ့ကိုယ်လည်းမတော်ဘူးသူများလည်းမပေဘူးဒီလိုလူမျိုးလဲလောကကြီးမှာရှိနေသေးတယ်ဆိုတဲ့အတိတ်ပဲနဲ့ရှောက်တာရှောက်တော့မြတ်စွာဘုရားကတခါကြီးတဲ့လောကကြီးမှာဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်တွေပိုင်တဲ့ပစ္စည်းဟာတော်တဲ့ကဘေလူရက်ခိုက်စောင့်နေရေကန်တဲ့ကရှင်နေတူလေတဲ့ဟုတ်လားဒီအတုံးလုံးလေးကိုလည်းပဲဦးစင်ကသဘောကျအောင်လို့ပြည်သူကောင်းသူတော်ကောင်းတို့ကိုပြောပြရအောင်နော
်
ဉာဏ်မရှိတဲ့လူတွေပိုင်တဲ့ပစ္စည်းဥစ္စာတွေတော်တဲ့ကဒီလူစောင့်နေရှိကနေတူတယ်တဲ့ဟုတ်လား ဒါကြောင့်ကိုယ့်ရဲ့ဘဝသည်နော်လေတွေဝင်ယုံဝင်ထွက်ယုံထွက်နေတဲ့ဖားဖို့နဲ့တူတဲ့ဘဝမျိုးမဖြစ်အောင်လည်းကြိုးစားဖို့လိုတာပေါ့နော
်
အေးဒါကြောင့်ဒီသဘောသူတော်ကောင်းတို့ဒါနကောင်းမှုနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်စကားတွေအများကြီးပြောလို့ရပါတယ်ဒါပေမဲ့နောက်ထပ်မင်္ဂလာတရားတွေကျန်နေသေးတော့ဒါနကောင်းမှုပြုခြင်းတည်ကြီးပွားကြောင်းချမ်းသာကြောင်းတွတ်တက်ကြောင်းအစ်စ်အမှန်မင်္ဂလာတရားဖြစ်တယ်ဆိုတာကိုဒီလည်းတည်ပြီးသားတည်ပြီးသားအတိကိုထပ်ပြီးတော့ခိုင်မအောင်တည်ဆောက်ပြီးတော့ဒါနကောင်းမှုကိုပြုလုပ်အပ်ထုတ်ပြီးတော့မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးစားနိုင်ဖို့လိုပါတယ်ပေါ့နော
်အေ
းနောက်ဦးဇင်းတို့ဘယ်မင်္ဂလာဆက်သွားမလို့ဆိုတော့ဓမ္မစရိယဓမ္မစရိယဆိုတာတရားကျင့်တာဓမ္မဆိုတာတရားစရိယဆိုတာကျင့်သုံးတာတရားကိုကျင့်တာဟာမင်္ဂလာပါတဲ့ဒီနေရာမှာတရားကိုကျင့်တာမင်္ဂလာဆိုတော့တရားကဘာတရားလဲဆိုတော့သူကအရာောက်ပြတယ်ဘာတရားလဲဆိုတော့သူစလိုက်တရားနော်သူစလိုက်တရားဆိုတာကပိဋကတ်ဘုံတော်အောင်တို့အလုံးကြားဖို့ပါတယ် ကာယသူစရိုက်သုံးပါးကာယသူစရိုက်သုံးပါးဆိုတာကမတတ်ဘူးမခိုးဘူးအိမ်အောင်ရေးမပေါက်ပြန်ဘူးကာမမှာမမှားရင်ဘူးပေါ့နော်ကာယကံဖြင့်နော်ရှောင်ကျင်တဲ့ရှောင်ကျင်တဲ့တာကိုရှောင်လိုက်တဲ့ဖြစ်ပေါ်လာတဲ့သူစရိုက်တရားနော်အတ္တတခြင်းကရှောင်တယ်ခိုးခြင်းကရှောင်တယ်ကာမပေါက်ပြန်ခြင်းကရှောင်တယ်ဒါကာယသူစရိုက်သုံးပါးနဝစီသူစတိုင်က၄ပါးလိညာခြင်းကိုရှောင်နေဂုံစကားကိုရှောင်နေကြံထန်းတဲ့စကားကိုရှောင်နေသိင်ဖြင်းတဲ့စကားကိုရှောင်နေဒါဝစီသူစတိုင်၄ပါးမနောသူစတိုင်၃ပါးတဲ့အဲ့ဒါကဘာလို့ဆိုတော့အဘိဇ္ဇာသူတော်ပစ္စည်းကိုမတရားလိုချင်တဲ့သူများပစ္စည်းကိုပစ္စည်းဖြစ်ချင်တဲ့စိတ်မရှိအောင်ကြိုးစားတယ်နောက်ဗျာပါဒသူများကိုဆင်းရဲစီလိုတဲ့သဘောမရှိအောင်ကြိုးစားတယ်နောက်မိစ္ဆာဒိဋ္ဌိအယူဆမှားရင်းနေတာတွေကိုယ့်ရဲ့စိတ်ထဲမှာမဝင်ရအောင်မတည်ရအောင်မှန်ကန်တဲ့အယူဆရှိအောင်ကြိုးစားရပေါ့အဲ့ဒါဘာလို့ဆိုတော့သူစလိုက်တရား၁၀ပါးအဲ့ဒီသူစလိုက်တရား၁၀ပါးဒီအလွန်မှအပြစ်ကင်းတဲ့တန့်ရှင်းတဲ့စင်ကြယ်တဲ့ကောင်းမြတ်တဲ့ဒါကြောင့်သူ့ကိုကိုပြုနိုင်မယ်ကြိုးစားနိုင်မယ်အထောက်နိုင်မယ်ဆိုလို့ရှိရင်ဒါအလွန်မှကြီးပွားကြောင်တွတ်တက်ကြောင်ချမ်းသာကြောင်မင်္ဂလာတရားဖြစ်တယ်ဒါကြောင့်မြေတပေါင်းတော်တို့မင်္ဂလာရှိဖို့အတွက်ကိုယ့်ရဲ့ကာယကမှုဝစီကမှုမနောကမှုနောက်ကံသုံးပါးနောက်အလုတ်တွေကတော့အမြဲတမ်းလုံနေတာနော်အလုတ်ဆိုတာနားနေလို့မရအောင်အဲ့လုံလိုက်တဲ့အလုတ်တိုင်းတွေနောက်ဒုစရိုက်မဖြစ်ဖို့လိုတယ်ပေါ့ဟုတ်လားလုံလိုက်တဲ့အလုတ်တိုင်းပြောလိုက်တဲ့အပြောတိုင်းတွေးလိုက်တဲ့အတွေးတိုင်းတွေဒုစရိုက်တရားမဖြစ်ဖို့လိုတယ်ဒုစရိုက်တရားမဖြစ်ဘူးဆိုရင်ဒါဒုစရိုက်ဖြစ်ပြီးသားပေါ့ဟုတ်လားအဲ့လိုဥရှင်တို့ဓမ္မစရိယတရားကိုကျင့်မယ်ဆိုလို့ရှိရင်ဒုစရိုက်တရားကိုကျင့်မယ်ဆိုလို့ရှိရင်ကိုကျင့်သုံးထားသောတရားတွေကိုကိုပြန်ပြီးတော့ဆောင်းလျှောက်လိုက်ပဲ။လောကကြီးမှာအကောင်းဆုံးအကာအကွယ်အကောင်းဆုံးဆောင်းလျှောက်မဲ့အရာတွေကိုကျင့်ထားတဲ့တရားပဲ။ဘယ်အရာကမှကိုကိုလာပြီးတော့တကယ်တမ်းဆောင်းလျှောက်မှာမဟုတ်။ဘယ်အရာကမှကိုကိုတကယ်လာပြီးတော့ကာကွယ်မှာမဟုတ်။တကယ်တမ်းကိုကိုဆောင်းလျှောက်မဲ့ကာကွယ်မဲ့တရားတွေကိုကျင့်သုံးထားတဲ့တရားလားဖြစ်တယ်လို့တဘာဝကြကြနားလည်ပြီးတော့တရားကျင့်သုံးလို့တဲ့စိတ်ကိုထက်သန်စေရမယ်ပေါ့။ဒီနေ့မှာဦးဇင်းတို့တရားကျင့်သုံးဖို့ဆိုတာနဲ့ပတ်သက်ပြီးတော့စိတ်နှလုံးကိုအလုံးမထက်သန်သွားစေတဲ့ဂါထာလေးတစ်ခုရှိတယ်။ဒေသနာတော်ဒီတော်တော်များများမှာလည်းပဲတွေ့ရပါတယ်။ပြီးတဲ့ကောင်တရားတော်တို့ရဲ့နှုတ်ထဲမှာလည်းပဲရှိကောင်းရှိလိမ့်မယ်ထင်ပါရဲ့။ဓမ္မောဟဝေရခတိဓမ္မစာရိဓမ္မောသူစိန်သောဒုက္ခမဝတိအေတာနိတံတိဓမ္မေသူစိန်တိနတ်ဒုက္ခတိကိစ္စတိဓမ္မစာရိတဲ့ဒီဂါထာလေးအလုံးမအတွေ့များတယ်ပေါ့ကောင်းလွန်လို့နေရတဲ့ကောင်မှတွေ့ရတယ်ဆိုတဲ့အတိပ္ပယ်လို့ဦးဇင်းထင်ပါဘာပြောတာလို့ဆိုတော့ဒီကထာလေးမှာအတိပ္ပယ်၃မျိုးပါတယ်ဗျဓမ္မရဲ့ကိုကျင့်သုံးလိုက်တဲ့ဓမ္မရဲ့စွန့်ရည်တတိ၃မျိုးလို့လည်းပြောမယ်ဆိုရင်ပြောလို့ရတယ်ဘာပြောတာလို့ဆိုတော့ဓမ္မဟဝေရခတိဓမ္မစာရိဓမ္မစာရိတရားကိုကျင့်တဲ့ပုဂ္ဂိုလ်ကဓမ္မတရားသည်ဟဝေတကယ်စင်စစ်ကိုပဲရခတိဆောင်တယ်မလွယ်ဘူးပေါ့တေချာပေါ့တန်တရားမဖြစ်နဲ့တရားကိုကိုကကျင့်သုံးမယ်ဆိုလို့ရှင်ကိုကျင့်သုံးတာတဲ့တရားကကိုကိုကာဝယ်လိုက်မယ်ဆောင်းလျှောက်လိုက်မယ်ကာဝယ်တယ်ဆောင်းလျှောက်တယ်ဆိုတာကဒုက္ခမရောက်စေရဘူးဆိုတဲ့အတိအပင်ပြောရမရောက်ဘူးလားရောက်ပါတယ်ဟိုလောကကြီးမှာဟိုချမ်းသာဒုက္ခရဖို့ဆိုတာလေဆင်းရဲဒုက္ခမရောက်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ထင်တယ်ဟုတ်တယ်မဟုတ်လားအေးချမ်းသာဖို့ဆိုတာလေမဆင်းရဲဖို့ကပို့ပြီးတော့အရေးကြီးတယ်အဲ့လိုမစင်းရင်အောင်ကိုယ့်ကိုကာကွယ်မဲ့ဆောင်းလျှောက်မဲ့အရာဘာလဲဆိုရင်ကိုကျင့်သုံးတာလေတရားပဲ။ဒါကြောင့်တရားရဲ့စွန့်ရည်တတိနံပါတ်1ဟာဘာလို့ဆိုရင်ကိုယ့်ကိုဆောင်းလျှောက်လိုက်မယ်ကာကွယ်လိုက်မယ်ဒါတည်းအချက်ပေါ့။နောက်ဦးဇင်းတို့ဓမ္မေသူစိန်တွေနောက်သူစိန်တွေကောင်းစွာကျင့်သုံးတော့ဓမ္မောသူတော်ကောင်းတရားတွေဒုက္ခချမ်းသာဒုက္ခကိုအာဝဟတိပေးလိုက်မယ်တဲ့။ဟောတရားရဲ့ဒုတိယတာဝန်ပေါ့နော်။ချမ်းသာဒုက္ခကိုပေးလိုက်မယ်သောသောကဆင်းရဲဒုက္ခမရောက်ရအောင်ကာကွယ်မယ်လို့ပြောတာသူကပိုအရေးကြီးလို့သူ့ကိုအရင်ထားတယ်လို့ဦးဇင်းထင်တယ်ဟုတ်လားချမ်းသာဒုက္ခမဖြစ်အောင်ကာကွယ်မယ်ဆောင်းရှောက်မယ်ပြီးရင်ချမ်းသာဒုက္ခအမျိုးမျိုးကိုပေးလိုက်မယ်တရားရဲ့ဒုတိယတာဝန်ပေါ့မှန်ပါဗျာတနည်းအားဖြင့်တရားရဲ့ဒုတိယစွန့်ရည်တတိနော်နောက်တတိယစွန့်ရည်တတိကဘာလို့ဆိုတော့နဒုက္ခတိကိစ္စတိဓမ္မစာရိတရားကျင့်တဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့အဖြစ်မကောင်းတဲ့ဘဝတွေကိုဘယ်တော့မှမရောက်ဘူးတဲ့မှန်ပါဗျာဟိုအနာဂတ်ကြီးကိုစိတ်အေးရစေလိမ့်မယ်ဆိုတဲ့အဓိပ္ပာယ်လို့နားလည်စေခြင်းမှန်ပါဗျာဒီကဓမ္မတို့အရှင်တို့အသိဉာဏ်ရှိတဲ့လူတွေဟာကိုယ်ဘဝရဲ့အနာဂတ်ဆိုတဲ့နေရာမှာဒီဘဝမဆုံးသေးခင်အနာဂတ်ကိုလည်းပဲကောင်းစေခြင်းတို့ဒီဘဝဆုံးပြီးတဲ့နောက်အနာဂတ်ဘဝကိုလည်းပဲကောင်းစေခြင်းတာမရှိဘူးလားရှိပါတယ်ဗျာ ဲ့လိုအမျိုးမျိုးသောအနာဂတ်ကိုတကယ်စိတ်ချသည်ရဲ့လေနော်အနာဂတ်မှာမကောင်းတာမဖြစ်စေခြင်းဘူးဒီဘဝမှာလည်းပဲမကောင်းတာတွေအနာဂတ်မှာမဖြစ်စေခြင်းဘူးနောက်ဘဝမှာလည်းပဲမကောင်းတာတွေမဖြစ်စေခြင်းဘူးဆိုလို့ရှိရင်တရားရဲ့တတိယစွမ်းရည်ဒီမကောင်းတဲ့အခြေအနေမကောင်းတဲ့အလားအလာမကောင်းတဲ့ဘဝမကောင်းတဲ့နေရာကိုအနာဂတ်မှာမရောက်ရှိဘူးမရရှိဘူးဟုတ်လားဒါကြောင့်ပြည့်စုံပေါင်းတော်လို့တရားရဲ့တတိယစွမ်းရည်ဒါအလုံးမှဥရှင်တို့ပြည့်စုံနေလို့ခံစားရတယ်ပေါ့စိတ်ထဲမှာနော်ဒီတရားကိုကျင့်မယ်ဆိုလို့ရှိရင်တရားသည်ပြန်ပြီးတော့ဆောင်လျှောက်မယ်တရားကိုကောင်းကောင်းကျင့်မယ်ဆိုရင်ထိုတရားသည်ချမ်းသာဒုက္ခကိုဖေးမယ်တရားကိုတကယ်ကျင့်မယ်ဆိုလို့ရှိရင်အဲ့ဒီတရားသည်မကောင်းတဲ့အဖြစ်မကောင်းတဲ့လာရကိုမရောက်ရှိဘူးမရရှိဘူးအနာဂတ်ရေးကိုစိတ်အေးရရှိဘူးနော်အဲ့တော့ဆင်းရဲဒုက္ခကကာဝယ်မယ်ချမ်းသာဒုက္ခကိုဖြစ်စေမယ်အနာဂတ်ရေးအတွက်တာဝန်ယူမယ်ဘယ်နှချက်လို့များလုံးချင်းအဲ့တော့ဦးဇင်းတို့ဟိုတရားမှာကိုမသိနိုင်မမြင်နိုင်တော့အောင်ကြီးမားတဲ့ကျင့်ပြတဲ့နှစ်ဆိုင်တဲ့အစွမ်းတတိရှိရဆိုတာတော့နားလည်ဖို့လိုတယ်ပါပါဘုရားနော်ဦးဇင်းတို့တရားနဲ့ပတ်သက်ပြီးတော့ဓမ္မဝိပါကောအစိတ်တေယောနော်တရားရဲ့အကျိုးပေးနော်ဓမ္မကုဏောအနန္တောတရားရဲ့ဂုဏ်အနန္တနော်ဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့ကိုယ့်ရဲ့ဉာဏ်ပညာနဲ့နော်ပြည့်စုံအောင်မကျက်စားနိုင်တဲ့အနေအထားမှမရှိဘူးလားတရားရဲ့ဆွမ်းရည်တတိဆိုတာရှိတယ်ဒီနေမှာဦးရှင်တို့လူသားမန်နေယုံဖို့ခက်တဲ့တချို့တရားတရားအားနည်းတဲ့ပုံကိုယ်တွေဆိုရင်တော့မယုံဘူးလို့တေချာပေါက်ပြောမယ်အကြောင်းအရာတစ်ခုပြောခြင်းပဲ။အဲ့ဒါကတော်တော်လေးလူသိများပါတယ်။ဘာလဲဆိုတော့ဒီ950ဇတ်တော်ရဲ့မှာပါတဲ့ဓမ္မပါဠိဇတ်ဆိုရှိနော်။ဥရှင်တို့ဇတ်တော်ကြီးကအရှိကြီးပါ။ဒါမဲ့အချင်းချုပ်ပြီးတော့ဥရှင်တို့ပြောဦးမယ်။တရားရဲ့ဆက်ရည်တတိကိုပြောတဲ့နေရာမှာအဲ့ဒီဇတ်တော်တွေကပြောကြရအောင်ကောင်းတယ်။ဟိုဥရှင်တို့တခုသောဘဝတော့ကဥရှင်တို့ဘုရားလောင်းကြီးကကတိတိုင်းကရွာတရွာမှာအဲ့ဒီရွာရဲ့နာမည်ကဓမ္မပါဠိတဲ့ဓမ္မဆိုတာတရားပဲပါဠဆိုတာစောင့်နော်တရားစောင့်တဲ့ယွာကြီးပေါ့တရားရှိတဲ့ယွာတရားလုံးရှိတယ်ပေါ့တရားကအဲ့ဒီယွာကယွာတကြီးရဲ့နာမည်ကလည်းပဲတခြားတော့ရှိမယ်လို့ထင်တယ်ဒါပေမဲ့အဲ့ဒီမှာတော့ဓမ္မပါဠယွာတကြီးလို့ပဲသူကပြောတာအဲ့ဒီဓမ္မပါဠယွာတကြီးရဲ့သားကြီးသွားဖြစ်တယ်ဘုရားလောက်ကအဲ့ဒါအချိန်တန်ရရောက်လာတော့ဘခင်ကနော်တက္ကသိုလ်ပညာတက္ကသိုလ်ပြည်ကိုပညာသင်လွတ်တယ်ပေါ့သားပေါ့ဘုရားတော်ဘုရားလောက်ကပညာတွေစူးစမ်းသင်ရင်းနဲ့အချိန်တို့အတွင်းမှာပဲတိတမမောကဆရာကြီးရဲ့လက်ထောက်တပည့်ကြီးဖြစ်တယ်ပေါ့အဲ့ဒါတနေ့တော့အဲ့ဒီတိတမမောကဆရာကြီးရဲ့ဒါအကြီးဆုံးကရုပ်တရဆုံးတယ်ဆုံးတဲ့အခါကျတော့စီတီမျိုးတွေကအကုန်လုံးကိုကြယူကြပုံလေးဟုတ်လားအဲ့ဒီမှာအတုဝါချကြတော့ဘုရားလောင်းကအံ့ဩနေတယ်သူကအံ့ဩပြီးတော့ဘေးကတကယ်ချင်းတွေကိုမပြောလို့ဆိုတော့ဟာဘာလို့ငငယ်နဲ့လူကတေးရတယ်လေပေါ့လူဆိုတာငငယ်နဲ့ဘာလို့တေးတာလဲအဲ့လိုပြောတဲ့အခါကျတော့တကယ်ချင်းတွေကသူ့ကိုပြန်အံ့ဩတယ်။ဟာလူဆိုတာတည်ခြင်းတဲ့ချိန်တည်တာပဲ။ကြီးမှတည်ရမယ်ငယ်တော့မတည်ရဘူးလို့အဲ့လိုသတ်မှတ်ချက်မရှိဘူး။လူဆိုတာတည်ခြင်းတဲ့ချိန်တည်တာလူဆိုတာတည်မျိုးပဲ။အေးလူဆိုတာတည်မျိုးကိုငါလက်ခံပါတယ်။တနေ့တစ်ချိန်ပဲတည်ရမယ်ဆိုတာငါလက်ခံတယ်။ဒါပေမဲ့အခုချိန်ကတည်ရမယ်အရွယ်မဟုတ်သေးဘူးလေ။ဘုရားလောင်းကပြောနေတာ။ဒီချိန်ကတည်ရမယ်ရွယ်။ဟာတည်ရမယ်အရွယ်လို့ဘယ်သူ့ကိုမှသတ်မှတ်ထားလို့မရဘူး။ဟောတကယ်ချင်းတွေကသူနဲ့အတိုက်ခံဖြစ်နေတယ်ပေါ့။အဲ့ဒီမှာဘုရားလောင်းကမအောင်ဩရေတဲ့ငရုရွာမှာငငယ်နဲ့တည်တယ်လို့တယောက်မှမရှိဘူး။အဲ့လိုပြောတဲ့အခါကျတော့တငယ်ချင်းတွေကသူ့စကားကိုယူမှမရောမယုံတဲ့အခါကျတော့စကဝိုင်းကအကျဉ်အကျဉ်မငိမ့်ဝင်ဖြစ်လာတယ်ပေါ့။အဲ့ဒါနဲ့ငင်းရင်ခုံရင်နဲ့ဆရာကြီးကြီးရောက်တယ်။ရောက်တဲ့အခါကျတော့ဆရာကြီးကမတပည့်လူဆိုတာတည်ရင်တဲ့ချိန်တည်တာဆရာကြီးကျန်တဲ့နေရာတော့ဟုတ်ချင်ဟုတ်ပဲကျွန်တော်တို့ရွာမှာတော့မဟုတ်ဘူး။အဲ့လိုပြောတဲ့အခါကျတော့ဆရာကြီးကသူတပည့်ကိုကြည့်ရတာလည်းခက်ညံ့ညံ့ပုံမဟုတ်ဘူးဆိုတာသူသိတယ်။သိတဲ့အခါကျတော့အဒီကိစ္စတော်တော်ဆန်းကျင်မင်းတကယ်ဟုတ်တယ်လား။ဟုတ်တယ်။တယောက်မှမသေးဘူးလေ။ငငယ်ရွယ်ရွယ်သေးတဲ့လူတယောက်မှမရှိဘူး။တတန်းကိုမှသေးတဲ့လူကြီးပဲ။သူတို့ရွာမှာသူတို့ပြောတဲ့အခါကျတော့ဆရာကြီးကဒီကိစ္စတော်တော်ဆန်းကျင်တဲ့ကိစ္စငါစုံစမ်းမယ်ဆိုပြီးတော့တပည့်တွေအကုန်လုံးကိုဖရာလောင်းကိုလွှဲထားခဲ့တယ်။လွှဲထားခဲ့ပြီးတော့စိတ်ရိုးတွေကိုလွှဲထောင်းနေထည့်ပြီးတော့ဒါဘုရားလောင်းတို့နေတဲ့ဓမ္မပါလာရွာကိုဝိကြီးအဲ့ဒီသူသွားတယ်။ကိုရောက်တဲ့အခါကျတော့အဲ့ဒီဓမ္မပါလာရွာရောက်ရောက်တဲ့အခါကျတော့ရွာကြီးနဲ့တွေ့တယ်ပေါ့လေမေးမြန်းသွားရတယ်။သူ့တဲ့အခါကျတော့အကိရှာနဲ့လာတော့ဆရာကြီး။အေးမပြောရင်လည်းမပြီးဘူး။ဘလို့မှလည်းစိတ်ထဲမှာအောင့်မေ့မနေနဲ့။ခမရတို့ရဲ့သားကတော့သေပြီ။ဟော။အဲ့လိုတိတ္တဗမခဆရာကြီးကဘုရားလောင်းရဲ့အဖေကိုပြောတာခမရသားကတော့သေပြီ။ဒါကြောင့်မလို့ကြုံလာရ အဲ့လိုပြောတဲ့အခါကျတော့တယောက်မှဝမ်းမနေပါပဲနဲ့လက်ခုပ်လက်ဝါးတီးပြီးတော့ရေတယ်လို့ဆိုတယ်။ရေတဲ့အခါကျတော့ဆရာကြီးကပဲပြန်အောင်ဟောတယ်။ဟာခင်ဗျမယုံဘူးလား။ဟောဒီမှာခင်ဗျားတို့ကိုပြဖို့အတွက်ခင်ဗျားသားရဲ့အယိုးတော်ကြုံယူလာခဲ့တယ်ဆိုတော့လွှဲထောင်းတဲ့ကအယိုးတွေထုတ်ပြတယ်။အဲ့လိုထုတ်ပြတဲ့အခါကျတော့ဘုရားလောင်းရဲ့အဖေကမပြောလို့ဆိုတော့ဆရာကြီးဒါခွေးရိုးစေရိုးတစ်ခုခုဖြစ်ပါလိမ့်မယ်။ကျုပ်သားအယိုးတော်မဖြစ်နိုင်။ကျုပ်တို့ရွာမှာငငယ်နဲ့တည်တယ်ဆိုတာမရှိဘူး။အဲ့ဒါဒုတိယအကြိမ်လက်တွေ့တွေ့လာပြီဆိုတော့အဲ့ဒီမှာအကုန်လုံးသူကြည့်တယ်။နော်ငငယ်ရွေနဲ့တည်တယ်ဆိုတာမရှိဘူး။ဘယ်သူမှဒီဆရာကြီးကိုပဲဝမ်းပြီးတော့အံ့ဩတဲ့အနေနဲ့ကြည့်ကြတာပေါ့။နော်အဲ့လိုပြည့်တဲ့ကောင်းသူတော်ဒါသာတော်တော်စဉ်းစားနေရကောင်းတဲ့အချက်ပေါ့။အဲ့ဒီမှာဆရာကြီးကယုံနေယုံသွားတဲ့အခါကျတော့မှဘာကြောင့်ဒီလိုဖြစ်ရတယ်လဲဆိုတဲ့အချက်ကိုမေးတာ။မေးတော့ဘုရားလောင်းရဲ့အဖေကဘာပြောလို့ဆိုတော့ဆရာကြီးတဲ့ကျွန်တော်တို့ယောဂလူတွေဟာအရိယာသူတော်ကောင်းတွေမကြိုက်တဲ့မကောင်းဘုကိုမလုံးကြဘူးတဲ့။ဟောသူပြောလို့မနေတော့။ပြီးတော့ကျွန်တော်တို့ယွာကိုဟောဘာသာတရားအမျိုးမျိုးဘာသာရေးဆရာတွေရောက်လာပြီးတော့ကောင်းတဲ့တရားတွေကိုလည်းပြောတယ်မကောင်းတဲ့တရားတွေကိုလည်းပြောတယ်။သိကြတာကတော့ပြောတဲ့လူတိုင်းကငါတရားကကောင်းတယ်သူတရားကမကောင်းဘူးလို့ပြောသွားကြတယ်ဒိဗေက။ဒါပေမဲ့လို့အာဏာမှုအရာလူမှုရေးအရာသဘောထားကြီးမှုနဲ့နားတော်ထောင်လိုက်တယ်။မကောင်းတဲ့တရားကိုလည်းသူတို့နားထောင်ဖြစ်တယ်ပေါ့။နောက်ကောင်းတဲ့တရားလည်းနားထောင်ဖြစ်တယ်။သို့သောမကောင်းတာကိုဘယ်တော့မှမယူလက်မခံဘူး။ဒါဟာတဘာဘာမကြဘူးလို့သူတို့သိတယ်။ကောင်းတဲ့တရားကိုသူတို့ယူတယ်။ဟောသူတို့ရဲ့ကျင့်သုံးပုံလေးတွေနော်။အေးမကောင်းတဲ့တရားဒါမကောင်းတာကြီးပဲလို့ပြစ်ပြစ်ခါခါကြီးတစ်ဖက်သားကိုအဲ့လိုလည်းမလုပ်ဘူးသဘောထားကြီးတယ်ပေါ့။ဟုတ်လား။ဒါပေမဲ့မကောင်းတာကိုတော့ဘယ်တော့မှလက်မခံဘူးမယူဘူး။ပြီးတော့ကျွန်တော်တို့ယောဂလူတွေဟာသူများတက်ကိုတက်တယ်ဆိုတာမရှိဘူးခိုးတယ်ဆိုတာမရှိဘူးအိမ်တော်ကြီးပေါင်ပြန်တယ်ဆိုတာမရှိဘူးလိမ်ညာတယ်ဆိုတာမရှိဘူးအရက်တေသာတောက်တယ်ဆိုတာမရှိဘူးအချင်းချင်း၅ပါးသီလဒါပြောတယ်နော်ပြီးတော့ဗာဆက်ပြောလို့ဆိုတော့တအားသမျှအလှဒါနကိုပြုတယ်မပြုခင်မှာလဲဝမ်းသာတဲ့စိတ်နဲ့ပြုတယ်ပြုပြီးတဲ့နောက်မှာလဲဘယ်တော့မှနောက်လာရတယ်ဆိုတာမရှိဘူးဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့အလွန်မှအမြင်ရှင်းလင်းစွာဖြင့်ကြီးကြီးလေးလေးပြပြသားသားလောက်ကြရတယ်အဲ့လိုမျိုးသူတို့ရောရေတရားဆောင်ပုံတွေကိုစီကပကုံးဒါကထာလေးအများကြီးပါပဲဇတ်တော်မှာဦးဇင်းတို့နှုတ်ထဲမှာတော့မရဘူးပေါ့အကျမ်းမြအတိပဲကတော့ဒါပါပဲဟုတ်လားအဲ့လိုသူတို့ကျင့်သုံးတဲ့တရားတွေကိုဘုရားလောင်းရေနော်ဖာကင်ကြီးကပြောပြတော့အဲ့ဒါတွေကိုဒီသာဘောဘဆရာကြီးကစာနဲ့မှတ်တမ်းတင်ယူသွားပြီးတော့ဟိုမှာသူတို့စီမှာလည်းကျင့်သုံးဖို့သူတို့စူးစမ်းအထူးကြတဲ့ဆိုပြီးတော့အဲ့ဒီဇတ်တော်မှာအဆုံးသတ်တာအဲ့တော့ပြည်သူဘောင်သူတော်ဟောင်းတို့တကယ်တမ်းတရားကျင့်သုံးနိုင်မယ်ဆိုလို့ရှိရင်တရားရင်ကိုမသိနိုင်မမြင်နိုင်တဲ့ကျေပြက်တဲ့နည်းနည်းတဲ့စွန့်ရည်တတိတွေကိုအကျိုးကျေးဇူးမခံစားရဘူးလားခံစားရလိမ့်မယ်။ဒါကြောင့်ပိဋကဘောင်သူတော်ကောင်းတို့တရားကျင့်တာမင်္ဂလာဟုတ်ရဲ့လားဘယ်နှပါးရှိသွားပြီလို့များနှစ်ပါးရှိသွားပြီနော်နှစ်ပါးရှိသွားပြီဒါနာကောင်းမှုပြုတာမင်္ဂလာသူတော်ကောင်းတရားကိုကျင့်သုံးတာမင်္ဂလာဒီနေ့မှတရားဆိုတာပါတော့သူစလိုက်တရားရှေပါအေးနောက်ဦးဇင်းတို့တတိယမင်္ဂလာကဘာလို့ဆိုတော့ဒါနင်စဓမ္မစရိယာစညာတကနင်စသင်္ကဟောညာတကနင်စညာတကနံဆွေမျိုးတို့ကိုရောသင်္ကဟောစအချင်းချင်းမြင့်ထောက်ပံ့ရခြင်းဒီလကောဒါကဓမ္မတို့ဦးဇင်းတို့လူရတို့ဖြစ်လာဆိုဆွေမျိုးဆိုတာသားချင်းဆိုတာလူတိုင်းလူတိုင်းအနေနဲ့အများတော့မရှိဘူးလားရှိပါအဲ့ဒီလိုကိုသွေးကိုသားကိုဆွေချူကိုဆွေမျိုးကိုသားချင်းတွေကိုကိုတက်နိုင်တဲ့လောက်ကြီးမြင့်ရမယ်ထောက်ပံ့ရမယ်သူတို့ဒုက္ခရောက်တယ်သူတို့ကြမ်းမာရေးမကောင်းဘူးသုံးတရားအဆင်မပြေဖြစ်ပြီးဆိုလို့ရှိရင်တက်နိုင်တဲ့လောက်ထောက်ပံ့ရမယ်ကြီးမြင့်ရမယ်အဲဒါမှတက္ကမတို့အရှင်တို့မင်္ဂလာရှိမယ်ဒီအချက်ကိုတက္ကမတို့အရှင်တို့နော်ခုခေတ်ကမြေတံတရားတွေခေါင်းပန်းပြီးတော့လောဘဒေါသတွေအာကြီးကြတာဆိုတော့အကြောင်းတွေတိုက်ဆိုင်လို့ရွှေရမျိုးရဖြစ်လာတာတောင်မှမြေတံစိတ်တမတက်ဝင်နိုင်မင်းနဲ့ကူညီဖို့နေနေတာလားဟောမေတ္တာတရားတော်မပေးနိုင်ကြတာတွေကမများဘူးလားများပါဘူးဒါကြောင့်ဒီညာတကနင်စသင်္ကဟောဆိုတာလေးကိုပေးတဲ့ဘုံတော်တို့ကောင်းတဲ့မှာအလေးနဲ့ထားတဲ့ဒီနေ့မှာဥရှင်တို့မြတ်စွာဘုရားနော်လောကထသရိယံယတ္တထသရိယံဘုဒ္ဓထသရိယံတိပေးတဲ့ဘုံတော်တို့သရိယ၃ပြားလောကကြီးရဲ့အကျိုးရှိဘဝကိုကျင့်သုံးတယ်ဆွေမျိုးတို့ရဲ့အကျိုးရှိဘဝကိုကျင့်သုံးတယ်ပြီးတော့မိမိကိုယ်တိုင်ဘုရားဖြစ်အောင်ကျင့်သုံးတယ်ရှုပြီးတော့စရိယ၃ပြားကြားဘူးရတယ်မဟုတ်လားဗျာအဲ့ဒီတည်းမှာတောင်ဒါတပါးအပါဝင်နဲ့ညာတ္ထစေယဒါကြောင့်ဆွေမျိုးတွေရဲ့အပေါ်မှာမေတ္တာစေတနာကရုဏာအားကြီးစွာထားပြီးတော့တတ်နိုင်ကြများကူညီဖို့ဆောင်ရှောက်ဖို့အရေးကြီးတယ်ပါပါ အဲ့ဒါဆိုလို့ရှိရင်ကိုကအကြောင်းတွေကရှိခဲ့ပြီးသားဆိုတော့သူမြတ်တာကိုမြတ်တာမြတ်တာတွေအပြန်အလှန်ဖြစ်ပြီးတော့အင်တာမအေးချမ်းတဲ့တာယာတဲ့ပျော်ရွှင်မွေရာကောင်းတဲ့လူအတိုင်းဝိုင်းလူအစုစည်းလေးတခုမှဖြစ်နိုင်မလား
ဖြစ်နိုင
်ဒါကြောင့်ရွှေမျိုးတွေရဲ့အပေါ်မှာဒကာတော်တို့အရှင်တို့တွေဟာနော်အားဆိုင်ပြီးတော့ချီးမြှောက်လိုတဲ့စိတ်ထောက်ပံ့လိုတဲ့စိတ်ရှိရတယ်ဒီနေရာမှာအရှင်တို့ညာတကနော်ရွှေမျိုးဆိုတဲ့နေရာမှာနော်ရှင်တို့ကြီးကတော့သူကကိုသွေးကိုသားကမှရွှေမျိုးလို့အောင်မေးလို့မပြည့်စုံဘူးတဲ့။နော်ကို့လူမျိုးကို့အမျိုးတို့ကြပါစို့နော်ကို့လူမျိုးဒါလည်းပဲဒါညာတကနဲ့စတင်ကားလေးကိုထည့်ရအောင
်။
ကို့လူမျိုးရဲ့အကျိုးစီးပွားကိုအများကြီးစေတနာထားပြီးတော့ကျင့်သုံးလိုက်ရအောင
်
။နော်ဒါဓမ္မဒကာမတို့အရှင်တို့ဟိုညာတကနဲ့စတင်ကားမင်္ဂလာကိုပြည့်စုံစွာကျင့်သုံးရရောက်မယ
်။
ဒီနေ့မှအရှင်တို့ကို့လူမျိုးရဲ့တနည်းအားဖြင့်ကို့အမျိုးရဲ့အမျိုးဆိုတာကသွေးသားတော်ဆက်ယုံတော်ဆက်တဲ့အမျိုးကိုရည်ရွယ်ပြောတာမဟုတ်ဘူးနော
်အေး
ဆိုကြပါစို့ခွေးဆိုရင်လည်းပဲခွေးတွေဟာဒါခွေးမျိုးပေါ့နွားဆိုရင်လည်းနွားမျိုးပေါ့ခုလူဆိုရင်လည်းလူမျိုးပေါ့ဟုတ်လားအမျိုးဆိုတာအဲ့လိုခွဲပြားမယ်ဆိုလို့ရှိရင်အဲ့လိုကြည်ကြည်ပြန့်ပြန့်ထွက်သွားတယ်ပေါ့လူတွေထဲမှာမှာဗမာဆိုရင်လည်းဗမာလူမျိုးပေါ့ဟောမျိုးကအဲ့လိုမရှိဘူးလား
ရှိတယ
်အေးအဲ့လိုကိုယ့်ရဲ့လူမျိုးရဲ့အကျိုးရှိပွားကိုနော်ကျင့်သုံးနိုင်ရင်ကျင့်သုံးနိုင်တယ်လို့ဒါမင်္ဂလာကြီးကြီးမားမားရှိတယ်ဘုရင်တို့ဒီနေရာမှာကိုယ်အမျိုးရဲ့အကျိုးရှိပွားကိုကျင့်သုံးတယ်ဆိုတာဘုရားလောင်းတတော်ဟောင်းတို့ရဲ့လမ်းစဉ်ဆိုတာနဲ့ပတ်သက်ပြီးတော့ဆိုတော့ဘုရားကြီးကတော့သူ့ရဲ့ကျမ်းစာထဲမှာဟိုကြီးမင်းဆက်ကိုသူကထုတ်ပြထားတယ
်
ဟိုကြီးတကောင်ကပုံနာရဲ့ပရောဟိတ်ပုံနာရဲ့ပုံကိုမစင်ပါချတော့အငြိအကြီးချလိုက်တော့အဲ့ဒီပုံနာကကြီးရဲ့ပုံမှာရညိုးဖွဲ့ပြီးတော့ပေါ့လေဟုတ်လားနောက်တော့ဘုရင်ရဲ့ဆင်တွေကအနာရောဂါဆွဲကြတဲ့အခါပဲစီနဲ့ပြောင်းမလဲလို့ဘရဟိပုဏ္ဏကိုမေးတော့အကွက်ဆိုင်ပြီဆိုပြီးတော့ကြီးတွေရဲ့အစီနဲ့ကုမယ်ဆိုရင်တော့ပြောင်းနိုင်တယ်အမှန်ကကြီးမှာအစီမရှိဘူ
း
ကြီးတွေကိုမုန်းတာနဲ့အဲ့လိုလုပ်တော့အကုန်လုံးကကြီးတွေကိုတတ်ပြီးတော့အစီထုတ်တယ်ဒါပေမဲ့အစီကလည်းမရတော့ကြီးတွေဟာမတရားတည်ရရတယ်ပေါ့အဲ့ဒီမှာဘုရားလောင်းကကြီးဖြစ်နေတာဆိုတော့ဟိုမေတ္တာပါရမီကိုဆင်ញင်ပြီးတော့အဲ့ဒါဘုရင်ဒီရောက်အောင်သွားပြီးတော့အကျိုးအကြောင်းပြောပြတယ်ပေါ့ဒါပုဏ္ဏရဲ့ရံ့ညိုးကြောင့်ဒီလိုဖြစ်ရတဲ့အကြောင်းကြီးတွေမှာအစီမရှိတဲ့အကြောင်းဘာကြောင့်အစီမရှိတာလဲလို့မေးတော့ကြီးတွေကအမြဲတမ်းကြောက်ကြောက်လန့်လန့်နဲ့သူများစီကလူစားကိုပဲစိတ်ကူးနေတော့မတည်ငြိမ်တဲ့အတွက်ကြောင့်သူတို့မှာအစီမရှိတဲ့အကြောင
်း
နော်အဲ့လိုပြောတော့မှဘယင်ကနောက်တော့ကြီးတွေကိုဟောချမ်းသာဝင်ပေးတယ်ဆိုပြီးအဲ့ဒီဇတ်တော်ကိုဆရာဘုရားကတော့ထုတ်ပြန်ထားတယ်ပေါ့ကိုယ့်ရဲ့အမျိုးကိုစောင့်ရှောက်ဖို့အသိဉာဏ်ရှိတဲ့လူသားတိုင်းမှာတာဝန်ရှိတယ်ပေါ့ဟောတာဝန်ရှိတယ်ဆိုတာလဲတာဝန်ကိုသိမှလည်းပဲတာဝန်ရှိကြောင်းကိုနားလည်နိုင်တာပေါ့ဟုတ်လားအေးတော့ဦးရှင်ကဒီနေရာမှာဟိုဘယ်ဇက်တော်ကိုပြရင်တော့ဆိုတော့လူတိုင်းလည်းပဲကြားဖို့ပြီးသားမှာသို့တော်တတိထမိတရားပြောစရာအလွန်ကောင်းတဲ့ဇက်တော်တစ်ခုရှိတယ်။နောက်ကိုယ့်ရဲ့အမျိုးသားကိုစောင့်ရှောက်တဲ့နေရာမှာကိုယ့်ရဲ့အမျိုးသားအကျိုးစီးပွားကိုဆောင်ရွက်တဲ့နေရာမှာအကောင်းဆုံးပြောစရာဇက်တော်တစ်ခုရှိတယ်။အဲ့ဒါကဘာလို့ဆိုတော့ဦးရှင်တို့ဇာတ်လဲကတော့မဟာကပိဇက်ဆိုပြီးတော့ခေါင်းစဉ်တက်ထားတာ
။
နော်ကြီးကျယ်တဲ့မြောင်မင်းပေါ့နော်ဘုရားလောင်းကမြောင်ဖြစ်တယ်ရသော်တော်မြောက်တည်းရခေါင်းဆောင်ပေါ့အဲ့တော့ဘုရင်တို့ဟိမွန်တာတော်မှာနေတယ်အဲ့တော့သူတို့နေတဲ့နေရာနဲ့မလောက်မကမ်းပါနော်ခင်္ကမြစ်ကရှိနေတယ်အဲ့ဒီခင်္ကမြစ်ရဲ့ကမ်းမှာအလွတ်တရာကြီးမားတဲ့တရားပင်ကြီးတွေရှိတယ်အဲ့ဒါဘုရားလောင်းကရောက်တည်းကိုခေါင်းဆောင်ပြီးတော့အဲ့ဒီတရားပင်မှာတောတော်ပြီးတော့အသီးတွေကိုစားတယ်ပေါ့တိမဲတဲ့အချိန်မှာအဲ့တော့ဘုရားလောင်းကအမြုံမြင်ရှိတဲ့အတွက်ကြောင့်ဟိုခင်္ကမြစ်ဘက်ကိုကိုင်းပြီးတော့ကြနေတယ်နော်အကိုင်းကအသီးဆိုလို့ရှိရင်နေနေလေးနုကလေးကစပြီးတော့အကင်းလေးကစပြီးတော့အကုန်ဆုတ်ခိုင်းတယ်။ဘာလို့ဆုတ်ခိုင်းတော့ဆိုတော့ဒီပင်ကအသီးမှဲ့ပြီးတော့ခြုံတဲ့အချိန်မှာကြွေကြရင်အောက်ကလူတွေကစားရရင်ဒီအသီးကအလွန်ကောင်းတယ်ဒီအပင်ကမျိုးအလွန်ကောင်းတယ်။အောက်ကလူကတည်အသီးစားကျင်တာနဲ့တက်လာပြီးတော့သူတို့မှအန္တရာယ်ရှိနိုင်တယ်။ဒါကြောင့်ခင်ကမြစ်သေးကိုမှဲ့တဲ့အသီးကြွေမကျနိုင်အောင်အကင်းလေးကစပြီးတော့အကုန်လုံးကိုဖျက်ဆီးခိုင်းတယ်။ကျန်တဲ့နေရာကအသီးပဲစားတယ
်
။ဒါပေမဲ့တစ်နှစ်မှာတော့ဟိုခါကျင်တုတ်သေးမှာအသီးကလေးရှိနေတာသူတို့မသိဘူး။အဲ့ဒါနဲ့အဲ့ဒီအသေးကတဖြည်းနဲ့ကြီးလာပြီးတော့မှဲ့တော့ကြွေးကြသွားရောအဲ့ဒါကင်္ဂမြေကြောင်းရှောင်းမျောသွားပြီးတော့အဲ့ဒါဗာရန်တီဘရင်ကရတယ်ဆိုရပါဆိုတင်္ဂါတွေတွေကနေတွေ့တော့ဆက်တာလိုက်တယ်ပေါ့အဲ့ဒီမှာဘရင်ကစားကြည့်တော့အလွန်တရာမှကောင်းတဲ့အသေးဆိုတာကိုသိတော့ဒီတရာအသေးကိုမမောတဲ့စိတ်နဲ့ပဲကင်္ဂမြေကြောင်းရှောင်းဒီတရာပင်ကိုလိုက်ရှာတယ်လိုက်ရှာတဲ့အခါကျတော့တွေ့ရောတွေ့တဲ့အခါကျတော့ဟာဒီပင်မဲဒီပင်မဲဆိုပြီးတော့အဲ့ဒီမှာအပင်ကိုတက်ပြီးတော့စားကြပြီးတော့အဲ့ဒီအပင်ခြေရဲမှာပဲတဲချပြီးတော့အိတ်တယ်နောက်နေပြန်ပဲပေါ့အဲ့ဒီလိုသူတို့ရောက်နေတော့မြောက်တွေကလည်းသူတို့စားနေကြပင်ဆိုတော့ခိုင်လူတွေအိတ်တော့မြောက်ဆိုတာအငြိမ်မနေတဲ့အကောင်မျိုးပေါ့ ော်လူတွေအိတ်တုံးကိုဒါသူတို့ဝင်ပြီးတော့စားကြတာသူတို့ကလည်းအမြင်မတက်ဘူးအဲ့မှာဘုရားတော်ကလည်းကာဝယ်ဆုံးရှုံးမယ်ဆိုတဲ့စိတ်နဲ့လိုက်လာပြီးတော့ပါတယ်အဲ့ဒီလိုစားနေတော့ရှိသေးတယ်မလင်းခင်ပါပဲအောက်ကမင်းကြီးတွေကနိုးတယ်နိုးတဲ့ခါကျတော့တပည့်တဲ့ပင်ပေါ်မှာမြောက်တီရှိနေဆိုသူတို့သိတဲ့ခါကျတော့ဘင်းကိုတရုတ်တင်တော့ဘင်းကကိုင်ဒီမြောက်တွေကိုတကောင်မှမလွတ်စေနဲ့အကုန်လုံးဝိုင်းရှုံပြီးတော့လေးတီတော်တွေနဲ့ဝိုင်းတယ်အဲ့ဒီမှာမြောက်တရားတေဘေးကနေကြောက်တဲ့အခါကျတော့ဘုရားလောင်းကိုအာကူကြတယ်ပေါ့အာကူတော့ဘုရားလောင်းကဂိုင်းမင်းတို့ဘာမှမကြောက်နဲ့မင်းတို့အတွက်ငါအသက်ရှင်မယ်ပေါ့အဲ့ဒါနဲ့ဘာလုပ်တုံဆိုတော့ဒီအချိန်မှာမင်းတို့ငြိမ်ငြိမ်ပဲနေဆိုပြီးတော့ဘာလုပ်တုံဆိုတော့ဟိုခင်ဗျာမိရဲ့တစ်ဖက်ကန်းကိုရောက်အောင်သူခုံတယ်လို့ဆိုတယ်သူ့ရဲ့ဆွေမျိုးကိုစောင့်ရှောက်လိုတဲ့စိတ်ဒါကိုသူစဉ်းကျင်မယ်စဉ်းစားမယ်သူ့ရဲ့ပါမီမြောက်တဲ့တတ္တဝါတွေကိုကယ်ဆယ်လိုတဲ့စိတ်ပေါ့နော်အဲ့ဒီစိတ်မြတ်တဲ့သူဟာအလွန်နဲ့ခွန်အားကြီးတယ်ဆိုတော့အဲ့တော့တစ်ဖက်ကန်းကိုရောက်တယ်။ရောက်တဲ့အခါကျတော့အလွန်ရှည်တဲ့ကြိမ်ရွယ်ကျိုးတစ်ခုကိုသူဖြတ်တယ်။အဲ့ဒီဖြတ်တဲ့နေရာမှာသူတစ်ခုလိုသွားတာကနော်သူ့ရဲ့တိုင်းတာကိုတစ်ခုလိုသွားတယ်။အဲ့ဒါကဘာလို့ဆိုတော့တည့်ရဲ့ကိုင်းကိုခြေဖို့နေရာအဲ့ဒီအတိုင်းတာသူမတွက်မိဘူး။တည့်ရဲ့ပင်နဲ့ဒီနွယ်ပင်နဲ့ရှိတဲ့နေရာအကွာဝေးလောက်ပဲသူတွက်ပြီးတော့အဲ့ဒီတစားကိုသူခါချီပြီးတော့ပြန်ပြီးတော့ခုံတယ်အဲ့ဒီအပင်ကနေပြီးတော့ဒီတည့်ရဲ့ပင်မကိုပြန်ရောက်အောင်ရောက်လာတယ်ဒါပေမဲ့လို့ခြေစရာမရှိဘူးအဲ့ဒီမှသူအကိုင်းတကိုင်းကိုလှမ်းပြီးတော့ဆွဲတော့တွဲလောင်းဖြစ်နေတယ်ပြန်ပြီးတော့လည်းပဲသူဟိုအဖျားလေးတွေဘာလေးတွေခြီးဖို့အတွက်အချိန်မရတော့လည်းဖြစ်မယ်ပေါ့အဲ့မှာကြိုးကသူ့ရဲ့ခါမှာတစားခြီးထားတယ်မြင့်ရဲ့တစ်ဖက်ကမှတစားဖြစ်နေတယ်အဲ့ဒါသူ့ရဲ့လက်နှစ်ဖက်ကအင်မတန်ကြီးမားတဲ့တဲ့အကိုင်းတကိုင်းကိုဆုံမိထားတယ်အဲ့ဒီမှာမင်းတို့အချိန်မရဘူးအောက်ကမြားနဲ့ပြစ်တော်မယ်ဆိုတော့မြောက်တီအကုံလုံးကိုကိုင်ငါ့ကိုဘာမှအောင်းမိမနေနဲ့ငါရဲ့ခန္ဓာကိုယ်ပေါ်ကနင်းပြီးတော့ပဲမင်းတို့သွားကြပြီးရင်ကျိုးတန်းရှောက်ရှောက်ပြီးတော့ဟိုဘက်မှာဘေးကင်းရာကိုနေကြเนาะအမျိုးအတွက်အသက်ကိုရှင်လာပေါ့အဲ့ဒါနဲ့မြောက်တီအကုံလုံးအဲ့ဒါဘုရားလောင်းကိုเนาะသူတို့ဥချပြီးတော့မှအယုသေးပြုတ်ပြီးတော့မှတတားလေးနင်းပြီးတော့သွားကြတယ်ပေါ့ဒါပေမဲ့လို့အဲ့ဒီမှာဦးဇင်းတို့ဘဝဘဝကစပြီးတော့မုံဒီမှုအာဂတဓက္ခံရှိခဲ့တဲ့ရှင်တေဝရရဲ့အလောင်းမြောက်တဲ့ကောင်လည်းပါနေလို့ဆိုတယ်။တော့ဒီကိစ္စတွေကလည်းတော်တော်တော့ဥစဉ်စီထဲမှာစဉ်းစားမိတယ်ပေါ့နော်။အဲ့ဒါဘာလို့ဆိုတော့ဘဝတိုင်းဘဝတိုင်းမုံလာတယ်ဆိုတဲ့အမုံလေးတွေကမသိမ့်နိုင်တဲ့အတွက်ကြောင့်ဒီဘဝမှာလည်းဆက်ဆက်ပြီးတော့မုံမိနေတယ်ဆိုတဲ့အကြောင်းလေးပဲ။ဒီဘဝမှာတော့သိပြီးတော့ဘာမှအကြောင်းမရှိပါဘူး။ဒါအရင်တုန်းကစမုံခဲ့တဲ့အကြောင်းတရားလေး။နော်။ဒါကြောင့်ဟိုမေတ္တာဓာတ်အကြီးခဲ့မယ်ဆိုရင်တပည့်မြင်မြင်ချင်းဒီကုတုံးကဘာမှမသိဘဲနဲ့မေတ္တာတရားတန်းဖြစ်တာတွေရှိတယ်။ဟိုတချို့တခါတလေဘာမှမသိပါဘဲနဲ့လူကောင်းလားလည်းမသိလူဆိုးလားလည်းမသိပါဘဲနဲ့မြင်မြင်ချင်းမုန်းသွားတာတွေလည်းရှိတယ်။အောစီရတော့ကောင်းတယ်စိတ်တည်းရဲ့သဘောပေါ့နော်။အေးအခုလည်းပဲဒီဝရအလောင်းကဘဝပေါင်းများစွာမုန်းခဲ့တဲ့အမုန်းတွေကိုသူကသိရှိတာ။အဲ့ဒီတော့ငါရန်သူရဲ့ပျက်စီးမှုကိုငါဒီကနေ့တွေ့ရပြီ။သူအလွန်ဝမ်းသာတယ်။အဲ့ဒါနဲ့အလွန်မြင့်တဲ့အကိုင်းကိုတက်ပြီးတော့ဘုရားလောင်းတော်ကိုခုံချရတယ်ခုံချပြီးတော့မှသူသွားတယ်အဲ့ဒီဒဏ်ရာကအလွန်ပြင်းတယ်ဘလောက်ပြင်းလို့ဆိုလို့ရှင်ဘုရားလောင်းရဲ့နှလုံးမှာကွေးတယ်တဲ့ဘောကနေခုံချအဲ့တော့ဘုရားလောင်းကအလွန်ပြင်းထန်တဲ့ဝေဒနာနဲ့ကိုရွန်းကသွေးတွေဝင်ထွက်တယ်အဲ့ဒါသူတကောင်လည်းပဲကြံရစ်တယ်ဒါပေမဲ့သူ့မှာပီတိတွေရှိတယ်ဘာလဲဆိုတော့သူ့ကိုအကြောင်းပြုပြီးတော့သူ့ရဲ့အမျိုးမြောက်တွေအကုန်လုံးလွတ်မြောက်သွားကြတယ်နော်အဲ့ဒီအကြောင်းအရာကိုအောက်ကရှင်မင်းနဲ့တကွာဘုကြီးမယားတင်တာပြည့်တယ်အကုန်မြင်တယ်မြင်တဲ့အခါကျတော့တော်တော်ဆန်းကျင်တဲ့ကိစ္စပဲ။ဒါလူတွေတောင်မလုံးနိုင်ဘူးဒီကိစ္စ။အဲ့ဒါနဲ့ဘင်းကြီးကတော်တော်ကိုနူးနူးညံ့ညံ့တင်းတင်းမွေ့မွေ့ပါပဲ။အဲ့ဒီမြောက်ကြီးကိုတည်ယူတရားအပေါ်တက်ပြီးတော့ခြာခိုင်းတယ်။အဲ့ဒါအောက်ရောက်လာပြီဆိုတော့အတကမွေ့မွေ့ချမ်းသေးတယ်။အလွန်အံ့ဩစရာကောင်းတယ်။စိတ်တက်ကိုလူတွေကအံ့ဩကြတာပါပဲ။အလေးပြုကြတယ်၊လေးစားကြတယ်၊တန်ဖိုးထားကြတယ်ဆိုတာလေဒီစိတ်ဓာတ်ပါပဲ။ဟုတ်တယ်မဟုတ်လား။အေးအဲ့ဒီစိတ်ကလေးကိုပဲဘင်းကြီးကဒါတန်ဖိုးထားတာ။ဟုတ်တယ်အရှင်မြောင်မင်းလေ။ဒီလိုစိတ်မျိုးဆိုတာလူတွေမှာတော့မရှိနိုင်ဘူး။သူအလွန်မှလေးစားတယ်။အဲ့ဒီလိုလေးစားတဲ့အခါကျတော့ဘုရားလောင်းကကောင်းပြီရှုတော့ဘင်းကြီးကိုဆုံးမတယ်။မဆုံးမလို့ဆိုတော့တရားနဲ့အညီနေဖို့ကိုယ့်ကိုယ်အကြောင်းပြုပြီးတော့သူများတွေချမ်းသာအောင်ကိုကြိုးစားဖို့ဉာဏ်ပညာရှိဖို့အဲ့ဒီလိုပြောပြီးတော့ဒေသွားတယ်။ဘင်းကြီးရဲ့လက်ထက်မှာပဲဒေသွားတယ်။အဲ့ဒီမှာဘင်းကြီးကမျက်နှာလုံးလုံးဆုပ်ပြီးတော့ဒီမြောင်မင်းရဲ့ခေါင်းကိုသူယူသွားတယ်။ကျူးသွားပြီးတော့ဟိုရောက်တော့ရွှေချပြီးတော့ထားတယ်လို့ဆိုတယ်ဒီမြောင်မင်းရဲ့ခေါင်းเนาะဒါကြောင့်ပြည်သူပေါင်းတော်တော်တို့ဒီဇက်တော်လေးဒီအကြောင်းအရာလေးကအသိဉာဏ်ရှိလင်ရှိသလောက်လူဆိုတာကိုယ့်ရဲ့အမျိုးခေါင်းစားရေးအတွက်ကိုယ့်ရဲ့အမျိုးဒုက္ခမရောက်ရေးအတွက်စိတ်ကူးထဲမို့မလို့လား
ဟုတ်ပါဗျာ
ကိုယ့်ရဲ့အတွေ့ကိုယ့်ရဲ့အမြင်ဟာကိုယ့်မိသားစုရဲ့ဘေးကိုဘယ်မှမထွက်ဘူးဆိုရင်တော့ဒါတော်တော်ကျင်းမြောင်းတဲ့အမြင်လို့ဆိုရမှာပေါ့နော်အ ဒါကြောင့်ပြည့်တော်ဘုရားတော်တို့ကိုယ်အမျိုးကိုစောင့်ရှောက်ဖို့ကာကွယ်ဖို့အရင်ကြည့်ဦးလားအရင်ကြည့်တယ်ဒါကြောင့်မြတ်စွာဘုရားကညာတကနေစာသင်္ကဟောရွှေမျိုးတွေကိုထောက်ပံ့ရမယ်ချီးမြှင့်ရမယ်ဒုက္ခမရအောင်ကာကွယ်ရမယ်စောင့်ရှောက်ရမယ်ရွှေမျိုးနဲ့ပတ်သက်ပြီးတော့ကောင်းကျိုးချမ်းသာဖြစ်အောင်လုပ်ပေးမယ်ဆိုရင်အဲ့ဒါပါလို့မင်္ဂလာဒါကြောင့်ရှင်တို့ညာတကနေစာသင်္ကဟဆိုတဲ့မင်္ဂလာကိုလည်းပဲအကျင့်ပြုမယ်ဆိုရင်ပြောစရာစကားတွေအများကြီးရှိပါသေးတယ်ဟုတ်လားတို့တော့ဥစဉ်တို့အချင်းကိုကြည့်ပြီးတော့နောက်ထပ်မင်္ဂလာကြံသေးတယ်เนาะနောက်ထပ်မင်္ဂလာကဘာလို့ဗျအနဝိဇ္ဇာနိကမ္မာတိเนาะအနဝိဇ္ဇာနိကမ္မာတိဆိုတာအနဝိဇ္ဇာဆိုအပြစ်ကင်းတာကမ္မဆိုတာအလုပ်เนาะအပြစ်ကင်းတဲ့အလုပ်ကိုလုပ်နိုင်ခြင်းဒီမင်္ဂလာအပြစ်ကင်းရတာလောကမှာအလွန်ချမ်းသာတယ်ပါပါဗျာနောက်ဆန်တင်းစရာမလိုဘူးလိပ်ပြန်တန့်တယ်ဘာဘုမစိတ်ထဲမှာအနှောင့်အယှက်ဖြစ်စရာအကြောင်းမရှိကိုမဘာမှမဟုတ်တာလုံမထားတဲ့အတွက်ကြောင့်ကိုမဘာမှစိတ်ထဲမှာအနှောင့်အယှက်ဖြစ်စရာအကြောင်းမရှိဘူးစိတ်ဟာအလွန်မှတန့်ရှင်းတယ်ကြည်လင်တယ်ဖြူရှင်တယ်ပေါ့ဒါကြောင့်တမာတိဖြစ်ဖို့ပညာဖြစ်ဖို့အလွန်မှအယံတဲ့အနေအထားမှာရှိနေတယ်ဒါကြောင့်ပေးတဲ့ဘောင်းတော်ကောင်းတို့အနဝိဇ္ဇာနိကမ္မာနိအပြစ်ကင်းတဲ့အလုပ်တွေကိုလုပ်ရတာဟာမင်္ဂလာရှိတယ်တဲ့ဒီနေ့မှဦးရှင်တို့အပြစ်ကင်းတဲ့အလုပ်ဆိုတာဘာကိုပြောတာတော့ဆိုတော့တဲ့နော်ဦးရှင်တို့သောတာပန်ကဓမ္မစရိယာယဓမ္မအယသစ္စာတရားကြီးကိုကောက်ခဲ့ပြီးသားနော်အဲ့တော့ဦးဇင်းတို့အပြစ်ကင်းတဲ့အလုပ်ဆိုတာဘာပြောတာလဲဆိုတော့တဲ့ရေတွင်းရေကန်တူးမယ်လမ်းပြင်မယ်တရားဆောင်မယ်ဥယျာဉ်လေးစိုက်မယ်တပင်းလေးစိုက်မယ်လူသားကောင်းကျိုးရှိရေးအတွက်ပရဟိတအလုပ်တွေကိုလုပ်မယ်သူများအသိဉာဏ်လေးရှိဖို့သူများချမ်းသာဖို့အစရှိသဖြင့်အဲ့ဒီအလုပ်တွေဟာအပြစ်လည်းမရှိဘူးလူလည်းကဲ့ရဲ့စရာမရှိဘူးအလွန်လည်းကောင်းမြတ်တဲ့အလုပ်တွေဖြစ်တယ်တဲ့ဝေယဝိဇ္ဇာတွေလုပ်မယ်အများကြီးရှိတယ်နာမည်တက်မယ်ဆိုရင်အလွန်ကျေပြန့်တဲ့မင်္ဂလာဖြစ်လိမ့်မယ်နော်ဒါကြောင့်အနဝိဇ္ဇာတိကမ္မာနိအပြစ်ကင်းတဲ့အလုပ်ဆိုတာဘာလို့လို့မေးရင်အတူချုပ်တော့ပေးတတ်ကောင်းတယ်ကောင်းတော့ဘယ်လောက်တော့နားလည်ရမယ်နော်ဝေယဝိဇ္ဇာလုပ်မယ်ဥယျင်ဆိုင်မယ်တင်ပင်ဆိုင်မယ်လမ်းပြင်မယ်တရားဆောင်မယ်ဟုတ်လားအစရှိသဖြင့်လူသားကောင်းကျိုးအကျိုးပြုလုပ်ငန်းမှန်တယ်မြတ်ဒီအဲ့ဒါဘာလို့မေးရင်ဟေးအပြစ်ကင်းတဲ့အနဝိဇ္ဇာတိကမ္မာနိအဲ့ဒီအလုပ်တွေကဦးရှင်တို့ဒီကနေ့ခေတ်เนาะလူမျိုးကြီးဟိုအသိဉာဏ်ကြီးကြတဲ့လူတွေကတော်တော်များများအဲ့ဒါကိုလုပ်ကြတယ်ဘုရင်တို့เนาะဗုဒ္ဓဘာသာဝင်တွေထဲမှာတော့အဲ့ဒီလိုလူသားကောင်းကျိုးပြုလုပ်ငန်းကိုလုပ်တာကတော်တော်နည်းတယ်လို့ပြောရမယ်เนาะပရာဟိတအလုပ်ကိုတကယ်လုပ်တယ်ဆိုတာလေเนาะသူများနိုင်ငံကလာပြီးတော့လုပ်ကြတာပြုကြတာလေချုပ်အများကြီးမရှိဘူးလားရှိတယ်ဒါအထင်ကြီးလို့ဟိုပြောတာဟိုကောင်းတာကတော့ကောင်းတယ်လို့ပြောရမယ်ဟုတ်လားအေးဒါကြောင့်ဦးရှင်တို့မြတ်စွာဘုရားရဲ့ဟိုတရားဒေသနာတွေထဲမှာတကယ်တမ်းကတော့အကုန်လုံးဟာပြည့်ပြည့်စုံစုံပါပြီးသားပဲပြည့်စုံလုံးတောင်အကြီးနေတယ်တကယ်တမ်းကတော့ဟုတ်လားဒါကြောင့်ပိသဘောင်းသူတော်တို့လူသားအကျိုးပြုလုပ်ငန်းတွေကိုလုပ်ဖို့မလိုဘူးလားလိုတယ်အဲ့ဒါလုံးဝမင်္ဂလာရှိတယ်ဒီနေ့မှာဦးရှင်တို့ဆရာဘုရားကြီးကဆရာဘုရားကြီးဆိုတာကတပြေကံဆရာကြီးကိုပြောတာတော့ဒီဒီပေကြီးနေတရားချင်းကိုပြုစုတော်မူတဲ့ဆရာတော်ကြီးဆရာတော်ကြီးကဒီအနဝဇ္ဇာနိကမ္မာနိဆိုတဲ့မင်္ဂလာမှာသူကဘာကိုတက်တည်ပြထားလို့တာရကထုတ်ထားလို့ဆိုတော့ဟိုမာခလူလင်အကြောင်းကိုသူကနည်းနည်းရှင်းပြထားတယ်။လက်မိတဲ့ကောင်တော်တော်လည်းဒါကကြားဖို့ပြီးသား။နောက်တရားမင်းဖြစ်လာမယ့်ပုဂ္ဂိုလ်ပေါ့။နောက်ဦးရှင်တို့ဒီကတော့မှဟိုမစလဆိုတဲ့ယောမှာနောက်မကလူလင်ဆိုတာရှိတယ်။မာခလူလင်။ဒါသူကဘဝနဲ့ပတ်သက်ပြီးတော့အလေးနဲ့စဉ်းစားတဲ့လူပါပဲဒီလိုကဟုတ်လားအဲ့လိုစဉ်းစားတဲ့အခါကျတော့လူဘဝမှာလူရဲ့လူဖြစ်လာတယ်ဒီမွေးတံနဲ့တည်လာရဲ့ရှားမှာကောင်းတဲ့အလုပ်တွေကိုလုပ်သွားနိုင်ဖို့လိုတယ်အဲ့ဒီကောင်းတဲ့အလုပ်တွေလို့စဉ်းစားတဲ့နေရာမှာလည်းပဲ तू ကအရင်ကြီးကြီးကြီးကျယ်ကျယ်စဉ်းစားတာတော့မဟုတ်ဘူးလို့ဦးဇင်းထင်တယ်ဘာဖြစ်လို့လဲဆိုတော့ तू ကလက်တွေ့ကြကြလေးတွေပေါ့ပထမဦးဆုံး तू လမ်းတွေပါလေရှိုးနေရင်ပြင်တယ် तू ပြင်လိုက်လို့လမ်းတွေကောင်းသွားတယ်လမ်းကောင်းတဲ့အပေါ်မှာလူတွေလျှောက်သွားတော့မြင် तू အလွန်ပီတိဖြစ်တယ်ရိုးရိုးလေးတော့ဒီကကြီးဒီမိုင်းမြတ်သူတစ်ပင်ဆိုင်တယ်တစ်ပင်လေးတွေစင်းစင်းဆူဆူဖြစ်တာကိုမြင်ရင်သူအလွန်ချမ်းသာတယ်ဒီတစ်ပင်တွေကြောင့်လူတွေချမ်းသာတယ်လို့မြင်ရရင်သူချမ်းသာတယ်အဲ့လိုနေနဲ့ဩဒီအလုပ်တွေဟာအလွန်မြင့်မြတ်တဲ့အလုပ်တွေသူ့ရဲ့ကိုယ်ပိုင်ဉာဏ်နဲ့သိတယ်သူများတချင်ပြောခဲ့တာကိုနားထောင်ပြီးတော့သိတာမဟုတ်အဲ့ဒီလိုပါလို့ဆိုတော့ဒီလုပ်ငန်းရဲ့အပေါ်မှာမြင့်မြတ်တယ်ဆိုတော့သူလုံးဝယုံကြည်တယ်အဲ့ဒါကြောင့်မလို့သူကလူတွေအကျိုးရှိဖို့အတွက်သူအများကြီးလုပ်တယ်လုပ်တဲ့အခါမှာသူ့ကိုအားကျပြီးတော့လူတွေတယောက်စားနှစ်ယောက်စားပါပါလာတယ်ပေါ့အဲ့ဒီမှာသူကမှဆက်ပြီးတော့စဉ်းစားမိတော့ဆိုတော့လူဆိုတာတယောက်တည်းလှုပ်တာလေအပေါင်းနဲ့အဖွဲနဲ့အစည်းနဲ့လှုပ်ရင်ပို့ပြီးတော့ထီရောက်တယ်ဆိုတော့သူသိတယ်အဲ့တော့ဘာလို့လာတော့ဆိုတော့က ကောင်းမြတ်တဲ့လုပ်ငန်းတစ်ခုကိုတိတိယောက်ယောက်လုပ်နိုင်ဖို့အတွက်စီယုံကြီးလိုတယ်ဆိုတော့သူသိတယ်။အဲ့ဒါနဲ့သူ့ရွာထဲမှာသူစီယုံလို့ရမယ်ထင်တဲ့လူသူမှညံလဲရှိလို့ပေါ့နော်။အေးအဲ့ဒီလူတွေကိုသူစီယုံတယ်ဘယ်နှယောက်ရလို့ဆိုတော့30နဲ့3ယောက်ရတယ်။နော်အဲ့ဒီ33ယောက်ကနောက်တော့အလွန်မှညီတယ်လို့ဆိုတယ်။အဲ့ဒီရွာမှာဒါကြောင့်သူတို့ရွာနဲ့ဆက်ဆက်နေတဲ့လမ်းတွေမှာမကောင်းဘူးဆိုတာမရှိဘူး။လမ်းတွေအကုန်ကောင်းတယ်။လမ်းဘေးမှာတစ်ပင်တွေအကုန်ဆိုင်တယ်အကုန်တန့်ရှင်းတယ်ဟုတ်လားပြီးရင်ဘာလုပ်လို့ဆိုတော့လမ်းဘေးမှာခရီးသွားတဲ့လူတွေနားရပြည့်အောင်တက်နိုင်တဲ့မြောက်တဲတွေပါနေဆောက်တဲ့ဇရက်တွေပါနေဆောက်တဲ့သူတို့လုံနိုင်တယ်လို့အကုန်လုံးလုံကြတယ်။ဟုတ်ပါဗျာ။အဲ့ဒါလို့လုံတဲ့အခါကျတော့ဘလောက်ထိသူတို့ကလုံတုံဆိုလို့ရှိရင်ဟိုအိမ်ကအမျိုးသမီးတွေကတောင်မှညူဇူးလာအောင်လုပ်တယ်လို့ဆိုတယ်။အိမ်ရစီးပွားရေးကတခါတည်းထိလာတဲ့သဘောမျိုးရှိတာနော်။အေးအဲ့လောက်ထိသူတို့လုံတဲ့အခါကျတော့အဲ့မှာပြဿနာကဘာတက်လာလို့ဆိုတော့နော်ကောင်းတာလုပ်လို့ရှိရင်လည်းပဲအနှောင့်အယှက်ဆိုတာကရှိတာဟုတ်ဗျာ။နော်ဒါကလောကကြီးကကောင်းတာတွေနဲ့ညီတိဆောက်ထားတာမဟုတ်မကောင်းတာတွေကလည်းရှိနေတာဆိုတော့ဓမ္မနဲ့အာရမကောင်းတာနဲ့မကောင်းတာဆိုတာအမြဲတမ်းပဋိပက္ခအနေထားမှာရှိတယ်ဒါကလောကကြီးရဲ့သဘာဝပဲဒါကိုစိတ်ပြက်လို့မရဟုတ်လားကောင်းတာလုပ်ရင်မကောင်းတာနဲ့ရင်ဆိုင်ရလိမ့်မယ်ဆိုတာကိုတော့ကျွတ်တင်ပြီးတော့နားလည်ထားဖို့လိုတယ်မကောင်းတာနဲ့တွေ့လာတဲ့အခါမှာဟာဒါကြီးကဒီလိုဖြစ်တဲ့တကောလို့တအားတော်နဲ့အဲ့ဒီအချိန်မှာနောက်ဆုတ်သွားမယ်ဆိုရင်တော့ကြာရှုံးမှာပဲဒါကကောင်းတာလုပ်မယ်ဆိုရင်မကောင်းတာနဲ့ကတွေ့ဖို့ကရှိတယ်ဟုတ်လားဒါကလောကရဲ့သဘောပါတစ်မျိုးပေါ့အဲ့ဒီမှာဥရှင်တို့ပြဿနာကဘာဖြစ်လာတော့ဆိုတော့ဒီကြွားကိုအပိုင်စားစားတဲ့တကြီးကပြဿနာရှာတယ်ဘာလို့ပြဿနာရှာတော့ဆိုတော့အစတုန်းကအရက်တောက်တဲ့လူတွေပေါ်တယ်ဖျက်ရိုက်တဲ့လူတွေပေါ်တယ်လောင်ဝစားလူတဲ့လူတွေပေါ်တယ်တတ်တက်ယုံနေရှိတယ်အဲ့ဒီတော့သူကအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့မှာလက်လာဘာအလွန်များတယ်လက်စားရတယ်ပေါ့နော်မကောင်းတာလုပ်တဲ့အလုပ်ဆိုတာကဒီအာနာပိုင်းအဖွဲ့နဲ့မကောင်းတာလုပ်တဲ့လူတွေကဆက်ဆက်မှုကတချို့နေရာတွေမှာမရှိဘူးလား
ရှိတယ
်ရှိတဲ့အခါကျတော့အဲ့ဒါကသူ့အတွက်စားပေါက်ဆန်လန်းဖြစ်နေအဲ
့
တော့အခုအဲ့ဒီစားပေါက်ဆန်လန်းတွေကအကုန်လုံးပိတ်သွားဟုတ်လားကောင်းတာတွေလုပ်တဲ့အခါကျတော့အဲ့ဒီဝင်ပေါက်တွေကဘာမှမရှိတော့တော့အရင်မတော့တော့ဟောအရက်ဖို့ကရလာမယ်ပတ်စံကမရတော့အဲ့ဒီတော့တဖြည်းဖြည်းနဲ့သူ့ဝင်ငွေနှဲသွားတော့ဒါဘာကြောင့်ဒီလိုဖြစ်တုံးလို့သူကစဉ်းစားတော့ဩဒီအုပ်စုဒီ33ရောင်အုပ်စုနော်ဒီလူတွေတနေ့တခြားကောင်းတာတွေလုပ်နေတာကိုအကြောင်းပြုတော့သူ့မှာဝင်ငွေရောသွားတယ်။အဲ့ဒီတော့မလုပ်တုံဆိုတော့ဘယင်ကြီးကိုသွားပြီးတော့သူကနော်ဂုံတိုက်တယ်ပေါ့ရိုးရိုးပြောရရင်တော့မလုပ်လဲဆိုတော့အဲ့ဒီလူတွေဟာအဖွဲရှိလုပ်ပြီးတော့ဘယင်မင်းမြတ်ကိုတော်လံပုံကံမဲ့လူတွေဒါကြောင့်ဘယင်မင်းမြတ်တတိထားပြီးတော့သူတို့ကိုနှိကုတ်ဖို့တင့်တယ်။အဲ့ဒါလိုပြောတဲ့ခါကျတော့ဘယင်ကလည်းပဲရုတ်တရက်နော်သူ့ရဲ့လူပြောတာကိုယုံတယ်ပေါ့အဲ့ဒါနဲ့အဲ့ဒီလူ33ယောက်အကုန်ဖမ်းပြီးတော့ခေါ်လာခေါ်လာပြီးတော့နန်းရင်ပြန်ပါအကုန်လုံးဖြာရင်းနဲ့အုပ်ထားဘာလို့မှလို့ဆိုတော့ဆင်းနဲ့နင်းသက်ပြီးတော့စီးရင်တတ်ပဲပေါ့အဲ့တော့မာကကမာပြောတော့ဆိုတော့သူ့ရဲ့လက်အောင်ငယ်စားလေးပေါ့ဂိုင်းအပေါင်းသင်းတို့ပြဿနာတော့တွေ့လာပြီအဲ့ဒီတော့ကိုကတရားလမ်းစဉ်ကိုရှောင်နေတာတရားလမ်းစဉ်ကိုရှောင်ရင်းနဲ့တွေ့လာတဲ့ပြဿနာကိုတရားနဲ့ပဲဆက်ပြီးတော့ဖြည့်ရှင်းသွားတဲ့နေဟုတ်လားတရားကိုလှုပ်လို့ပြဿနာဖြစ်လာတဲ့အခါမှာတရားကိုစွန့်သွားမယ်ဆိုရင်ကိုကလမ်းဆုံးကိုရောက်အောင်ရှောင်နေရမရောက်ဘူးပေါ့သူရဲ့အတိတ်ပဲကအဲ့ဒီတော့ဘာပြောတုံဆိုတော့ဆင်းနဲ့နင်းခိုင်းတဲ့ဘယင်ရယ်ဆင်းနဲ့နင်းခိုင်းအောင်ဂုံတိုက်တဲ့ရွာတကြီးရယ်နင်းမဲ့ဆင်းရယ်၃ယောက်၃မျိုးเนาะအဲ့ဒါတွေရဲ့အပေါ်မှာလုံးဝပြစ်တာမဖြစ်ပါနဲ့ဒါတွေဟာအကြောင်းအကျိုးရှိတယ်အဲ့တော့မေတ္တာပြက်လို့လည်းပဲဘာမှအကြောင်းထူးလာမှာမဟုတ်ဘူးအဲ့တော့မေတ္တာမပြက်တာဟာကိုယ့်ဘက်ကမှန်ကန်ရာရောက်တယ်ကောင်းမြတ်ရာရောက်တယ်ဒါကြောင့်ကိုယ်ကကောင်းမြတ်တာကိုပဲစွန့်ပိုင်ထားဖို့လိုတယ်ဆိုတဲ့အတိတ်ပဲလို့နားပေါအောင်ပြောတယ်ဒါကြောင့်မေတ္တာကိုပဲသူကပို့ခိုင်းတယ်သောတလုံးကလည်းမြင့်မြတ်တဲ့စိတ်ကိုအခြေခံထားတဲ့လူသူများကိုခေါင်းတည်ခြင်းနဲ့စိတ်တွေအခြေခံထားတဲ့လူတွေဆိုတော့မေတ္တာဟာသူတို့အတွက်တိတ်ပြီးတော့အခက်ခဲမရှိဘူးပေါ့ဟုတ်လားအဲ့ဒီမှာမေတ္တာကထိရောက်အောင်ပို့နိုင်တယ်လို့ဆိုရမယ်။ဘာကြောင့်လဲဆိုတော့သူတို့မေတ္တာဘလောက်ထိရောက်တယ်လဲဆိုတာကိုထွက်လာတဲ့အဖြေကိုကြည့်ပြီးတော့သိနိုင်တယ်။အဲ့ဒါဘာလို့ဆိုတော့နင်းခန့်လိုက်တဲ့စင်တွေကမနင်းရဲဘူး။အကုန်လုံးပေါ်ပြီးတော့ပြေးတယ်ညင်းဆန်ဘလုံးမချွန်းလက်ပေါက်ကြိုက်တဲ့လောက်ပေါ့မနင်းဘူး။အဲ့ဒါနဲ့တကောင်ပြီးတကောင်ပြန်ပြန်ပြီးတော့အော်အော်ပြေးပြေးနေတာဆိုတော့ဘင်းကြီးကဟာတိုက်ပွဲတွေမှာအလွန်ရေသွန်းတတိရှိတဲ့စင်တွေကမနေရဘူးဆိုတော့ဒီကောင်တွေမှာအဆောင်တို့ဆေးတို့ပါလိမ့်မယ်ရှာလန်းလို့ခိုက်တယ်ခိုက်တဲ့အခါကျတော့အဆောင်လည်းမတွေ့ဘူးဆေးလည်းမတွေ့ဘူးမတွေ့တဲ့အခါကျတော့အဲ့လိုဆိုရင်ဒီကောင်တွေမန်တန်ရှစ်ပုံရတယ်ဟေးမင်းတို့မှန်မှန်ပြောတာမင်းတို့မှမန်တန်ရှိလားအဲ့လိုပြောတဲ့အခါကျတော့မကပါရေရေဝုန်းမယ်ရှင်းမင်းတွေဟာကျွန်တော်မျိုးတို့မှမန်တန်ရှိပါတယ်ဟာမန်တန်ရှိတယ်ဆိုတော့တော်တော်စိတ်ဝင်စားတော့တယ်ဆင်မနေမဲ့မန်တန်ကိုဟုတ်လားဖတ်စိတ်ဝင်စားတော့လေနော်အဲ့လိုဆိုလို့ရှိရင်စင်မင်းမမှန်တမ်းရရင်တော့စစ်ပွဲတွေမှာငါဘာမှကြောက်စရာမလိုဘူးအဲ့လိုဆိုလို့ရှိရင်အကုန်လုံးကိုနန်းတော်ကိုခေါ်ပြီးတော့ ကိုင်မင်းတို့ရဲ့မန္တန်ကိုပြောအဲ့တော့ဘုရားအဲ့မကပါဘာပြောလို့ဆိုတော့မင်းနေရတဲ့ကျွန်တော်မျိုးတို့ရဲ့မန္တန်အမြဲဆောင်ထားတဲ့အမြဲရွတ်နေတဲ့မန္တန်ကတော့ဘာလို့ဆိုတော့တရားဆောက်တယ်လမ်းပြင်တယ်တစ်ပင်ဆိုင်တယ်ဥယင်ဆိုင်တယ်ဇေယျတင်ဆောက်တယ်လူသားကောင်းကျိုးရွာမှာရှိတဲ့ကောင်းကျိုးမှန်တယ်ဗျအကုန်လုပ်တယ်အဲ့ဒါကျွန်တော်မျိုးတို့ရဲ့မန္တန်ပဲဟာအဲ့တော့ဘုရင်ကမျက်စိလည်းပြည်တယ်ဒါအလွန်ကောင်းတဲ့မန္တန်ဟုတ်တယ်အဲ့ဒါနဲ့ရွာသားယာတို့ကိုမကကိုမကကိုပေးတယ်เนาะအဲ့ဒီအရင်ရွာသားကိုယာတို့ချတယ်ပေါ့လေဟုတ်လားအဲ့လိုနဲ့သူတို့ဟာဘယင်ကဒီဆင်တွေကိုတောင်းပေးလိုက်တယ်လို့ဆိုတယ်မင်းတို့ရဲ့လုပ်ငန်းတွေမှာတွင်တွင်ကျယ်ကျယ်လုပ်နိုင်ဖို့အတွက်တကယ်လဲစစ်စစ်ကြည့်တဲ့အခါမှာအဖြစ်မှန်ကိုတွေ့ရတဲ့အခါကျတော့အားပေးတယ်ပေါ့လူဆိုတာကောင်းတာကိုလုပ်နေတာကိုတွေ့လို့ရှိရင်အားပေးတဲ့အနေအထားမှာရှိတဲ့လူတွေလည်းအများကြီးမရှိဘူးလားရှိတယ်အကုန်လုံးကတော့အားပေးခြင်းမှပေးမယ်ပေါ့လူဆိုတာကအမျိုးမျိုးကိုအကုန်လုံးကိုတော့ညွန်နေလို့မရဘူး။အေးအဲ့ဒီလိုနဲ့ဦးရှင်တို့တည်တဲ့အခါကျတော့အဲ့ဒီမကားလို့အုပ်စု33ယောက်အကုန်လုံးဟာတာဝရင်းသာနှစ်ပြည်မှာတော့တရားမင်းဖြစ်ရတယ်ပေါ့။တော့မကားကတော့တရားမင်းဖြစ်တယ်၊ကျန်တာကတော့သူ့ရဲ့အဖွဲ့ဝင်တွေဖြစ်ကြရတယ်ဆိုပြီးတော့ဒါတိတိကျကျကိုမှတ်တမ်းတင်ထားတယ်ပေါ့နော်။ဒါကြောင့်ပြည်သူကောင်းသူတော်ကတော့လူသားကောင်းကျိုးရှိစေမယ်။လူအကျိုးပြုလုပ်ငန်းတွေလုပ်တာအပြစ်မရှိတဲ့အလုပ်တွေကိုလုပ်တာဟာအလုံးမမင်္ဂလာရှိတယ်လို့နာလေဘုလိုပါလေဟုတ်လားဒါကြောင့်မေတ္တာပေါင်းသူတော်ကတော့မင်္ဂလာတရားဒီကနေ့ညဘယ်နှပါရှိသွားပြီလဲ၄ပါရှိသွားပြီเนาะအေးမင်္ဂလာတရားတိုင်းတရားတိုင်းမှာအလွန်တရာမှကျေပြန့်တဲ့နည်းနည်းတဲ့အဓိပ္ပာယ်ကြီးရှိတယ်ဆိုတာကိုတော့ဦးဇင်းတို့ပြောခဲ့တယ်ဟုတ်လားအေးအခုဦးဇင်းတို့ပြောခဲ့တဲ့ဒီမင်္ဂလာတရားတွေကိုလည်းပဲဓာတ်ထပ်ပူပြီးတော့ကျေပြန့်တဲ့အဓိပ္ပာယ်ကိုနားလည်အောင်လေ့လာဖို့ဆက်ပြီးတော့ကြိုးစားဖို့လည်းလိုမှာပါဒါပြည့်ပြည့်စုံနဲ့ဟောပြောချက်လို့ဘယ်လိုမှပြောလို့မရဘူးเนาะဒါကြောင့်မေတ္တာပေါင်းသူတော်ကတော့အချိန်နဲ့ကြိုက်ပြီးတော့ဦးဇင်းတို့ကပြောရတာဆိုတော့တချို့အချက်ကလေးတွေပြောကျင်တာလေးတွေလည်းရှိသေးတယ်။ဒါပေမဲ့ဩကျေပြတ်တဲ့မင်္ဂလာကကျေပြီးတော့မပြောလိုက်ရတဲ့မင်္ဂလာကပြောရပဲဖြစ်မှလည်းရှိုးတယ်။ဦးဇင်းကတညတညကိုတက္ကသိုလ်လောက်ခေါ်ကျင်တာပေါ့။တက္ကသိုလ်ဆိုရင်မင်္ဂလာက၄ပါးရှိတာရှိတယ်၊၃ပါးရှိတာရှိတယ်၊၅ပါးရှိတာလည်းရှိတယ်။အဲ့တော့ဘလို့ပဲဖြစ်နေဖြစ်နေတက္ကသိုလ်တော့ပြီးအောင်ပြောမယ်ဆိုတော့ဒီကနေ့ညဒီက္ကသိုလ်လေးကဘယ်နှပါးဖြစ်သွားတော့၄ပါးဖြစ်သွားတယ်။ဟုတ်ရဲ့လား။အေးဒါနကောင်းမှုပြုခြင်းသည်မင်္ဂလာလူသားတွေအတွက်တတ္တဝါတွေအတွက်ကြီးပွားကြောင်းချမ်းသာကြောင်းတွတ်တက်ကြောင်းဒါမင်္ဂလာတရားဖြစ်ပါလေဟုတ်လားပြီးတော့ပါတော့ဓမ္မစရိယသုစရိုက်တရား၁၀ပါးကိုကျင့်သုံးခြင်းသည်မင်္ဂလာတရားကိုစောင့်ရင်တရားကကိုယ်ကိုပြန်ဆောင်မယ်ဆိုတာလေးနဲ့ဦးဇင်းတို့ပြောခဲ့ပါတယ်ဟုတ်လားနောက်ပြီးတော့ညာတကနင်းစသင်္ကဟောရွှေမျိုးတွေကိုထောက်ပံ့ချီးမြှင့်ခြင်းသည်မင်္ဂလာအထူးသဖြင့်တော့ကိုယ့်အမျိုးသားရေးကိုပေါ့ပေါ့မတွေးဘဲနဲ့အေးအေးမတွေးဘဲနဲ့အမျိုးသားရေးစိတ်တည်းမြင့်မြတ်ထန်ထန်ရှိပြီးတော့အမျိုးသားအကျိုးစီးပွားတွေကိုဆောင်ရွက်ကြဖို့မလိုဘူးလားလိုတယ်အဲ့ဒီအချက်ကတော့အဲ့ဒါလေးကိုဦးဇင်းတို့ကပူဇော်ပေးပြီးတော့ဒါပြောခြင်းပါတယ်ဟုတ်လားနောက်ပြီးတော့ပါတော့အနာဝိဇ္ဇာတိကမ္မာနိเนาะအပြစ်မရှိတဲ့အလုပ်တွေကိုလုပ်ရတာမင်္ဂလာဒါကြောင့်ပေးတဲ့ကောင်းသူတော်ကောင်းတို့မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးစားအထုတ်ပြီးတော့မင်္ဂလာရှိကြတဲ့နောက်ဆုံးမင်းညာဘုံညာမျက်နှိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သည့်အထိမင်္ဂလာရှိရတဲ့တော့မင်္ဂလာတရားတွေကရှေ့ဆက်ဆက်သွားလို့ရှင်ပို့ပြီးတော့လေးနဲ့လေးနဲ့သွားတဲ့သဘောရှိတယ်နော်ဒီလူမိုက်ကိုမပေါင်းသိရဘူးလို့ပေါင်းသိဆက်ဆံရေးလေးကနေစပြီးတော့သွားလိုက်တာနောက်ဆုံးဖုဒ္ဒတလောကဓမ္မဟိလောကဓာန်တရားတွေနဲ့တွေ့လာရင်မတုံမလှုပ်တဲ့အစွမ်းတတ္တိရှိတယ်နော်အရတ္တမင်းညာအရတ္တဘုံညာရသည့်အထိရဟနာဖြစ်သည့်အထိမင်္ဂလာတရားတွေကအဲ့လောက်ထိလေးလေးနက်နက်ကြည်ကြည်ပြန့်ပြန့်ရှိတယ်နော်အဲကြောင့်မေတ္တာပေါင်းသူတော်တို့အဲ့ဒါတွေကတော့ဦးဇင်းတို့ရှင်းဆက်ပြီးတော့ဒါပြီးအောင်တော့ဟောသွားမယ်လို့စိတ်ကူးထားပါတယ်ဟုတ်လားအဲ့တော့ဒီကနေ့ညတော့ဒီဂါထာလေးကိုပေးတဲ့ပေါင်းသူတော်တို့နာယူပြီးတော့ဒါနကောင်းမှုပြုပြီးတော့မင်္ဂလာရှိအောင်လုပ်ရမယ်တရားကျင့်ပြီးတော့လည်းမင်္ဂလာရှိအောင်လုပ်ရမယ်ဆွေမျိုးတွေကိုချီးမြှောက်ပြီးတော့လည်းမင်္ဂလာရှိအောင်လုပ်ရမယ်အပြစ်ကင်းတဲ့အလုပ်တွေကိုလုပ်ပြီးတော့လည်းမင်္ဂလာရှိအောင်လုပ်ကြရမယ်နောက်အဲ့လိုမင်္ဂလာရှိပြီးတော့နောက်ဆုံးအကြီးကျယ်ဆုံးအကောင်းမြတ်ဆုံးမင်္ဂလာဖြစ်တဲ့နော်မညံပုံညာမြတ်ဒီမံကိုမျက်မှောက်ပြုနိုင်သည့်အထိမင်္ဂလာရှိကြလေသူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်ဒီကနေ့ညတရားပွဲကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်ဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တသဗ္ဗဗုဒ္ဓနုဘဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တသဗ္ဗဓမ္မနုဘဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တသဗ္ဗတံဃာနုဘဝေနတရာဒုက္ခိဝန္တုတိဒေတုမင်္ဂံတေတရားနာပိသဗ္ဗံတရာဟောနုသဒ္ဒအာလုံသောတတ္တဝါနန္ဒရူပာ သဗ္ဗမင်္ဂလံလောကေလောဘတရာကောင်းစွာသမြမင်္ဂလံဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ချက်နေကြကုန်သောနမိမိတို့အိမ်မှာစောင့်ချက်နေကြကုန်သောနမိမိတို့တန်ခါးမိမိတို့ကဘာမှာစောင့်ချက်နေကြကုန်သောနမြတ်ကောင်းတာပေါင်းတို့ကလည်းပဲရက္ခတုကောင်းစွာမသိဆောင်လျှောက်တော်မူနေကြပါစေတည်းသဗ္ဗဝရဏုဘဝေနကင်းကံဝါလူသေးစုမကပွင့်တော်မူကြလေဆိုလိုတာပါပဲရှင်ကိုယ်တော်မြတ်တို့ရဲ့ဘုဒ္ဓေဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မနုဘဝေနမေလီရံဘုရေရံနိဗ္ဗာန်မတိတိယောသောဆေနတော်တရားတော်မြတ်တို့ရဲ့ဘုဒ္ဓေဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗတန်ဃနုဘဝေနမေကတန်လေးယောက်ပလတန်လေးယောက်ဆိုသောရှင်ယောတော်ရိယံတန်ဃရှင်မြတ်တို့နဲ့တကွာသီလဂုဏ်သမားတိကိုပညာဂုဏ်တို့နဲ့ပြည့်စုံတော်မူကြတဲ့သဗ္ဗတိတန်ဃအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့ဘုဒ္ဓေဇောအနုဘောတော်တို့ကြောင့်၎င်းတရားနေယောညမှာဘေကမဆိုင်ချင်းရှိတယ်ချင်းရှိတယ်ဒုက္ခကိုစိတ်တပြားချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတတိဖြစ်မင်္ဂလာတရား၃ပါးနောက်ပြီးတော့ဘာဟုသေစင်းစာသိပင်စာဝိနယောစာသုတိခိတောဒုဝတိတာစယာဝါစာဣတမင်္ဂလမုဒ္ဓမံဘာဟုသေစင်းစာအကြအမြင်များတာမင်္ဂလာဝိဇ္ဇာအတ္တပညာကိုတတ်တဲ့စာပေကျမ်းဂန်ကိုတက်မြောက်တယ်ဆိုတာကိုအဓိကဆိုလိုတာပါနော်နောက်သိပင်စာလက်မှုအတ္တပညာတွေကိုတက်မြောက်တာလည်းမင်္ဂလာဟုတ်လားနောက်ဝိနယောစာသုတိခိတောလူကျင့်ဝတ်ဝိနည်းစည်းကမ်းတွေကိုကောင်းစွာသင်ကြားပြီးတော့ကျင့်သုံးနိုင်တာဟာမင်္ဂလာ။သုဘာတိတာစယာဝါစာကောင်းမြတ်တဲ့စကားကိုပြောဆိုရခြင်းဟာမင်္ဂလာ။အဲ့ဒီကထာကတော့မင်္ဂလာတရား၄ပါးပေါ့နော်။နောက်ပြီးတော့ဦးဇင်းတို့မနေ့တုန်းကပြောခဲ့တယ်။မာတာပိတုဥပဋ္ဌာဏံဗုဒ္ဓဒါရတသင်္ကဟောအနာကုလသကမ္မတာဣဒံမင်္ဂလမုဒ္ဓမံမာတာပိတုဥပဋ္ဌာဏမိခင်ဖခင်ကျေးဇူးရှင်တို့ကိုပြုစုလှူကြွေးရခြင်းသည်မင်္ဂလာပုတ္တဒါရတသင်္ကဟောနော်သာသမီဇနီးမယားတို့ကိုပြုစုလှူကြွေးရတာလည်းမင်္ဂလာအနာကုလသကမ္မန္တာတဲ့အလုတ်ကိုမရှုပ်ထွေးအောင်ရှင်းရှင်းလုံတတ်ဖို့ပြောတတ်ဖို့တွေးတတ်ဖို့လိုတယ်ပေါ့အဲ့ဒါလိုမိမိတို့ရဲ့အလုတ်ကိစ္စတွေကိုရှင်းလင်းအောင်ပြတ်သားအောင်ရှုပ်ထွေးမှုမရှိအောင်လုံနိုင်တယ်ပြောနိုင်တယ်တွေးနိုင်တယ်ဆိုရင်လည်းအဲ့ဒါပါလေမင်္ဂလာအဲ့တော့ဦးဇင်းတို့မနေ့တုန်းကပြောခဲ့တဲ့မာတာပိတုဥပဋ္ဌာဏအစချီတဲ့ခန္ဓာကတော့မင်္ဂလာအခွဲတွေသူကတော့အမျိုးမျိုးရှိတာမင်္ဂလာတရားကို၅ပါးခွဲလို့ရတယ်၄ပါးလည်းခွဲလို့ရတယ်၃ပါးလည်းခွဲလို့ရတယ်အမိခင်ကိုလှုပ်ကြွေးတာမင်္ဂလာဖခင်ကိုလှုပ်ကြွေးတာမင်္ဂလာလို့ခွဲမယ်ဆိုရင်မင်္ဂလာတရားကအဲ့ဒီကထာမှာ၄ပါးဖြစ်သွားတယ်နော်နောက်ပုဒ္ဒဒါရသင်္ကဟပုဒ္ဒအယသာသမီသာသမီကိုချီးမြှင့်ထောက်ပံ့တယ်ဒါရအယဇနီးမယားအဲ့ဒါကိုလည်းပဲနှစ်ပါးခွဲလိုက်မယ်ဆိုလို့ရှိရင်မင်္ဂလာတရားကအဲ့ဒီကထာအယ၅ပါးဖြစ်သွားတယ်အဲ့ဒါလို၅ပါးခွဲမယ်ဆိုလို့ရှိရင်မင်္ဂလာတရားက39ပါးဖြစ်သွားလိမ့်မယ်ဟုတ်လား၄ပါးခွဲမယ်ဆိုရင်တော့မင်္ဂလာတရားက38ပါးတကယ်လို့မာတာပိတုဥပဋ္ဌာဏံကိုတပါးတည်းယူမယ်ပုဒ္ဒဒါရတသင်္ကဟောကိုလည်းတပါးတည်းယူမယ်အဲ့လိုဆိုရင်တော့အဲ့ဒီကထာမှာမင်္ဂလာတရားက၃ပါးပဲရှိမယ်။အဲ့ဒါဆိုရင်တော့မင်္ဂလာတရားက38ပါးဖြစ်သွားမယ်။အဲ့ဒီကထာလေးကအဲ့ဒီအကြောင်းအချက်တော့စိတ်ဝင်စားစရာရှိတယ်ပေါ့နော်။မှန်ပါဗျာ။ဒါပေမဲ့မင်္ဂလာတရား38ပါးဖြစ်တာ38ပါးဖြစ်တာ39ပါးဖြစ်တာခဏန်းတင်ချာတွေကအရေးမကြီးပါဘူးတဲ့။နော်။ဒါပေမဲ့လို့ပေးတဲ့ဘောင်တို့တော်တော်တို့အရေးမကြီးဘူးဆိုပေမဲ့လို့အရေးကြီးတဲ့အပိုင်းရှိတယ်။အဲ့ဒါကဘာလဲဆိုတော့ ညင်းခုမှကြောက်ရတယ်ဟုတ်လားဟုတ်တယ်နော်မင်္ဂလာတရား38ပါးပဲအမှတ်များခဲ့တာဆိုတော့38ပါးလို့ပဲမှတ်ထားတာကောင်းပါတယ်နော်အဲ့တော့ဦးဇင်းတို့ဒီကနေ့ဒါနင်စာဓမ္မစရိယာစာဒီကထာရောက်လာပြီနော်အေးဒီကထာလေးကိုပေးသပေါင်းတို့တော်တို့နာယူကြည်ညိုရရအောင်ဒါနင်စာဓမ္မစရိယာစာညတကနင်စာသင်္ကဟောအနဝေဇန္တိကမ္မာနိဣတံမင်္ဂလမုဒ္ဓမဒေဝံဗုဒ္ဓတိလိုရေးနဲ့မိလျှောက်လာတဲ့ဝဏ္ဏတာယန္တာနင်္စအချင်းပေကံလှူဒန်းစွန့်ကျဲနိုင်ခြင်းဆိုတဲ့တဏ္ဍာကောင်းမှုတည်၎င်းယာဓမ္မစရိယံစအချင်းသူစရိုက်တရားတို့ကိုပြုစုအထောက်ရအချင်းတည်၎င်းညာတကနံဆွေမျိုးသားချင်းတို့ကိုရောသင်္ကဟောစအချင်းချင်းမြင်ထောက်ပံ့ရခြင်းတည်၎င်းအနဝေဇန္တိအပြစ်ကင်းကုန်သောယာနိကမ္မာနိစာအခြင်းအမှုကိစ္စတို့ကိုပြုလို့ရခြင်းတည်း၎င်းအဋ္ဌိတန္တိရှိပါကုန်၏ဧတံဤလေးပါးသောတရားတို့သည်ဥဒ္ဓမမြတ်လတ်စွာသောမင်္ဂလာမင်္ဂလာတရားမြည်ပါ၏မင်္ဂလာတရားဒီကထာယ၄ပါးပြထားတယ်နော်ပထမမင်္ဂလာကဘာတော့ဆိုတော့ဒါနင်စပေကံစွန်ကျဲလှူဒန်းနိုင်လေဆိုတဲ့ဒါနကောင်းမှုသည်မင်္ဂလာတရားဖြစ်တယ်ကြည်ပွားကြောင့်တရားချမ်းသာကြောင့်တရားတုတ်တက်ကြောင့်တရားဖြစ်တယ်ညာတကဓမ္မစရိယာစသုစလိုက်တရားတွေကိုပြုလုပ်အထုရတာလေမင်္ဂလာတရားဖြစ်တယ်။ညာတကနဲ့စသင်္ဃာဆွေမျိုးတွေကိုထောက်ပံ့ချီးမြှင့်ရတာလေမင်္ဂလာတရားဖြစ်တယ်။အနဝိဇ္ဇန္တိကမ္မာနိအပြစ်မရှိတဲ့အလုပ်တွေကိုလုပ်ရတာလည်းပဲမင်္ဂလာဖြစ်တယ်ဆိုပြီးတော့မင်္ဂလာတရားဒီကထာဘယ်နှပါးပြလို့ညာ၄ပါးပြတယ်။အဲ့တော့ဦးရှင်တို့ပထမအဆုံးဒါနမင်္ဂလာကစပြီးတော့ပြောကြည့်ရအောင်ဒီနေ့မှာဒါနကောင်းမှုနဲ့ပတ်သက်ပြီးတော့ဘလူမျိုးသေးသေးပါလားသေးသေးမှာသူတိုင်းတာနဲ့သူရည်ရွယ်ချက်နဲ့သူရှိကြတယ်လောက်ကြတယ်ပေါ့ဒါနကောင်းမှုမှန်လို့ရှိတယ်ဒါပေးသဘောင်သူတော်ဘာလို့မင်္ဂလာရှိတယ်ကြည်ပွားကြောင်ဖြစ်တယ်ချမ်းသာကြောင်ဖြစ်တယ်ဒီနေ့မှာဒါနဆိုတာသူတော်ဘာကိုပေးတာပါပဲပေးတယ်ဆိုတာလည်းပဲအမျိုးမျိုးရှိတယ်ပေါ့နော်ဘေကံဆောင်ချက်လူတိုင်းချင်းဒီကောင်းတဲ့အလုပ်ဖြစ်တဲ့ငါကိုကောင်းကျိုးချမ်းသာဖို့ဖြစ်စေလိမ့်မယ်နောက်ဆုံးငါကမြင့်မြတ်တဲ့ဆန္ဒထားနိုင်မယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာရဖို့တောင်အထောက်ပံ့ဖြစ်စေနိုင်တယ်လို့ဒါနရဲ့အကျိုးကျေးဇူးကိုကောင်းစွာသိမြင်ပြီးတော့ဉာဏ်နဲ့ရှင်နဲ့စိတ်နဲ့ပေးမယ်ဆိုတော့ဒါအလွန်အဆင့်မြင့်တဲ့ဒါနကောင်းမှုဖြစ်တယ်။တချို့ကြတော့လည်းပဲအဲ့လိုအသိတော့မရှိဘူးပေးခြင်းလို့ကိုပေးလိုက်တာပဲဟုတ်လားတချို့ကလေးလေးတွေဆိုရင်ပေးခြင်းစီရှိတော့ပေးလိုက်တာရှိတယ်။ဒါကတော့သိပြီးတော့ဉာဏ်နဲ့မရှင်တဲ့ဒါနပေါ့နော်။ဘာပဲဖြစ်ဖြစ်ဒါဒါနကောင်းမှုပါပဲ။ဒီနေ့မှာဦးရှင်တို့ပေးသဘောင်တော်ဘောင်တို့ဒါနကောင်းမှုမဖြစ်တဲ့ပေးခြင်းတွေလည်းရှိတယ်တဲ့ဦးရှင်တို့ဒီမင်္ဂလာတရားကိုတပြေကံစတော်ရင်ရေးတော်မူခဲ့တဲ့ပေကြီးနေတရားတဲ့ကိုအခြေခံကြောရုပ်ပြုပြီးတော့ဟောတာပါအလွန်ကောင်းတဲ့စာအုပ်ကြီးဖြစ်တဲ့ပေးသဘောင်တော်ဘောင်တို့လူတိုင်းလူတိုင်းဖတ်ရှုသင့်တယ်လို့ထင်တယ်နော်အဲ့တော့ကျွန်တော်ဘုရားကြီးကအဲ့ဒီမှာဟောဒါနမဖြစ်တဲ့ပေးခြင်းတွေဟာဘာတွေတုံးဆိုတော့လဲကြောက်လို့ပေးရတာဒါနမဖြစ်ဘူးတဲ့ဟုတ်လားအေးပြီးတော့ဦးဇင်းတို့တစုံတစ်ခုကိုလိုလန်းတောင်းတလို့လက်လာဘကိုမျောဖို့ပြီးတော့လက်ထိုးတဲ့အနေနဲ့ပေးတာမျိုးဆိုရင်လေဒါနမဖြစ်ဘူးတဲ့နောက်ပြီးတော့ဦးဇင်းတို့ယာကနဲ့ချစ်လို့ကြိုက်လို့ပေးတာတွေလည်းဒါနမဖြစ်ဘူးဆိုပြီးအဲ့ဒီမှာပြောထားတာရှိအဲ့တော့ဒါနကောင်းမှုဆိုတာတကယ်တမ်းကတော့ပေးသဘောင်တရောင်းလို့မိမိတို့ရဲ့ဘဝကိုအလွန်မှကောင်းသွားစေတယ်ချမ်းသာသွားစေတယ်ပြစ္ဆုတ်ပန်တန်တရားနှစ်ဖြာသောအကျိုးကျေးဇူးကိုအများကြီးပြီးစီးစေတယ်ဒါကြောင့်သူသည်မင်္ဂလာတရားဖြစ်ရတယ်။ဒီနေ့မှာဦးဇင်းတို့ဒီဒါနကောင်းမှုနဲ့ပတ်သက်ပြီးတော့နော်လူသားတွေဟာဟိုတိမ့်ပိုက်လိုတဲ့စိတ်ဆွဲလန်းတဲ့စိတ်ဒါတွေကကြီးမားကြတာဆိုတော့ပေးရကမ်းရတာသိပြီးတော့လွယ်တဲ့ကိစ္စတော့မဟုတ်ဘူး။အော်ဆိုလူရလူဖြစ်လာတဲ့ကိုယ်ကစပြီးတော့ဘဝနိကန္တိကလောဘနဲ့စားကြရတယ်။ဒါကြောင့်လောဘနဲ့စားကြတဲ့တတ္တဝါတွေဟာပေးရမှကမ်းရမှအလုံးမစိတ်ထဲမှာကြိုးစားယူရတဲ့သဘောတော်ရှိတယ်။ဒါပေမဲ့လို့ဒါနရဲ့အကျိုးကျေးဇူးတွေကိုတကယ်မြင်မယ်၊တရားတရားတကယ်ထက်သန်မယ်၊ဉာဏ်ပညာတကယ်ကြီးမားမယ်ဟုတ်လား။အဲ့ဒါလို့ဒါနရဲ့အကျိုးကျေးဇူးကိုတကယ်သိပြီးမေတ္တာတွေ၊စေတနာတွေ၊ကရုဏာတွေတကယ်ကြီးလာပြီဆိုလို့ရှိရင်မပေးဘဲမနေနိုင်ဘူး။ကိုယ်အလုံးမမြင်လို့တဲ့တန်ဖိုးထားတဲ့အရာတွေကိုတောင်းမှလူတွေဟာပေးနိုင်ကြတယ်။ဒါဦးဇင်းတို့ဘုရားလောင်းတွေဆိုလို့ရှိရင်အသက်ကိုတောင်းစွန့်နိုင်တယ်ပေါ့။ဟုတ်လား။ဒါကြောင့်စိတ်ထဲကဒါနရဲ့အကျိုးပေးကိုတကယ်ယုံကြည်လာပြီတကယ်စေတနာတကယ်မြတ်တာအားကြီးလာပြီဆိုလို့ရှိရင် မိမိအလွန်တန်ဖိုးထားတာကိုတောင်းလူတွေဟာရဲ့ရဲ့ရောရောနှမျိုးမှုမရှိဘဲနဲ့ပေးတဲ့သဘောတော့ရှိတယ်။ဟိုဦးဇင်းတို့မဆွာဘုရားလက်ထက်ကသန္ဓပိဇောဒမင်းကြီးဆိုတာရှိတယ်။အဲ့ဒီသန္ဓပိဇောဒမင်းကြီးကမြတ်စွာဘုရားကိုကြည်ညိုလွန်းလို့မြတ်စွာဘုရားရှိတဲ့နေရာကိုဟိုကိစ္ဆာယနာလူလင်အမှုပြုတဲ့နောက်လိုက်လူလင်ခုနှစ်ယောက်နဲ့အလုံးရှစ်ယောက်ပေါ့လေ။အဲ့ဒါမြတ်စွာဘုရားကြီးကိုလွတ်တယ်တရားဓမ္မတွေကိုနာမဲ့ပြီးရင်ပြန်လာပြီးတော့သူ့ကိုပြောဖို့ပေါ့သူကိုယ်တိုင်မြတ်စွာဘုရားဒီအကြောင်းမျိုးမျိုးကြောင့်မသွားနိုင်တော့ကိစ္ဆာယနာလူလင်ဥရှိပြီးတော့အဖွဲတစ်ဖွဲကိုလွှတ်လိုက်တယ်။ဟိုရောက်တဲ့အခါကျတော့အဲ့ဒီကိစ္ဆာယနာလူလင်အမှုပြုတဲ့အဲ့ဒီအဖွဲကမြတ်စွာဘုရားကိုပူမြော်ပြီးတော့မြတ်စွာဘုရားဟောတဲ့တရားတွေကိုနာယူပြီးတော့အဲ့ဒါတို့တို့ပြောကြပါစို့တို့တို့ယဟန္တာဖြစ်ကြတယ်ယဟန်ပြုကြတယ်။အဲ့ဒါလိုယဟန္တာဖြစ်ပြီးတော့ယဟန်ပြုကြတော့ဇံပင်ရှင်လည်းရတယ်။အဲ့တော့မြတ်စွာဘုရားကိုသူတို့ကပင့်တယ်သန္တပိဇောဒမင်းကြီးစီကိုကြွဖို့ဒါပေမဲ့မြတ်စွာဘုရားကဒီကိစ္ဆာယနာမထေကိုပဲအင်းတင်သွားလို့ရှိရင်လည်းပဲမင်းကြီးဟာတင့်ကိုကြီးညိုနိုင်တယ်ဒါကြောင့်တင်မဲသွားဆိုပြီးတော့မြတ်စွာဘုရားမကြွအောင်အဲ့တော့အဲ့ဒီကိစ္ဆာယနာမထေအမှုပြုတဲ့မထေတွေသန္တပိဇောဒမင်းကြီးရှိတဲ့နေရာကိုကြွလာကြတယ်အဲ့လိုကြွလာကြရင်းနဲ့ဟိုဒေသကအလွန်ဝေးတာဆိုတော့ခကြီးကအလွန်ဝေးတာဆိုတော့ရွာတရွာရောက်တော့သူတို့ဆုံးခံကြတယ်ဒါမဲ့အဲ့ဒီယွာကဒီဖရာတရားတန်ခါကိုယုံကြည်မှုအားနည်းတဲ့ယွာသာသနာနဲ့သိပ်ပြီးတော့မထွန်းကားတဲ့ယွာဖြစ်ကောင်းဖြစ်မယ်ပေါ့အဲ့တော့ဆုံးမမရဘူးအလွန်မအခက်ခဲဖြစ်တယ်အဲ့တော့ဆုံးစားလာဆုံးစားခြင်းကနီးနေပြီဆုံးကမရဘူးအဲ့တော့အဲ့ဒီယွာမှာဦးရှင်တို့ဟိုတစ်ချိန်လုံးကအလွန်တရာမှချမ်းသာကြွယ်ဝပြီးတော့အခုလောလောဆယ်မှာတော့ပစ္စည်းဥစ္စာနွမ်းပေါင်းသွားတဲ့တတိသမီးတယောက်ရှိတယ်လောလောဆယ်တော့တတိမဟုတ်တော့ဘူးပေါ့အဲ့ဒီတတိသမီးကသူကအလွန်တရာမှတရာတရားအားကြီးတယ်မထေမြတ်တွေကြွလာတယ်တပိထဲမှာဘာမှပါဟာမတူဘူးဆိုတာလည်းသူသိတယ်အဲ့ဒါနဲ့အရှင်ဘုရားတို့ဆွန့်နေပါလေရခဲ့ရလားဆိုတော့မရခဲ့ဘူးဆိုတာကိုသူသိတယ်အဲ့ဒီတော့မလုပ်တော့ဆိုတော့အိမ်ထဲကိုမြန်မြန်သွားပြီးတော့သူ့ရဲ့အထင်းတော်ကိုခေါ်ပြီးတော့သူအင်မတန်တမြတ်တလို့ထားခဲ့တယ်သူ့ရဲ့ဆံပင်နော်အမျိုးသမီးတွေဆိုတာကိုယ့်ရဲ့ဆံပင်ကိုအလွန်မှတန်ဖိုးထားပါလေအေးအဲ့ဒီဆံပင်ကိုတခါတည်းဖြတ်ပြီးတော့တချိန်လုံးကအဲ့ဒီဆံပင်ကိုအသည်ပြတထောင်ပေးတာတော့သူမရောဘူး။သူနဲ့ဘဝတူတထေသမီးတယောက်ရှိတယ်။အဲ့ဒီတထေသမီးကအဲ့ဒီရွာထဲမှာပဲရှိတယ်။ဒါပေမဲ့သူကဆံပင်သိမကောင်း။ဒီတထေသမီးကဆံပင်အရန်ကောင်းတယ်။အဲ့ဒီဆံပင်ကောင်းတာကိုပဲသူကတပန်းသာနေတယ်ပေါ့။အဲ့ဒါတချိန်လုံးကတထောင်ပေးတာတော့မရောနဲ့ဒီဆံပင်တွေကိုအခုရတဲ့ဈေးနဲ့ရောင်းတယ်အလွန်အရေးကြီးတယ်ဒီအချိန်မှာဗတိမြတ်ရဲ့ဆုံးဖို့ပေးဖို့အရေးကြီးတယ်။အဲ့ဒီလိုပြောတော့အထင်းတော်ကအလွန်တနာတယ်ပေါ့ဒီတထေသမီးကိုအဲ့ဒါမြေကြီးတောင်တုံကြတယ်အဲ့ဒါနဲ့အဲ့ဒီဆံပင်တွေကိုမထင်မြတ်တွေမသိအောင်ဒါမထင်မြတ်တွေကိုလည်းအိမ်ပင့်ထားတယ်ပေါ့မသိအောင်တခါလဲယူပြီးတော့ဟိုတထေသမီးကြီးကိုတောင်းပြီးတော့ရောင်းတယ်ရောင်းတော့တထေသမီးကငွေလိုလို့လာရောက်မှသိတော့တချိန်လုံးကသူတထောင်ပေးပြီးတော့ဝယ်ခဲ့တဲ့ဆံပင်ကိုဈေးနှိမ်တဲ့အနေနဲ့ရှစ်ကျပ်ပဲပေးတယ်လို့ဆိုတယ်အဲ့ဒါသူကလည်းရသလောက်ကလေးယူပြီးတော့ပြန်လာတယ်အဲ့ဒါမထေကလည်းရှစ်ပန်းဆိုတော့တဘာလီရင်တကြက်တန်စွမ်းပေါ့အဲ့ဒီတော့ကတကြက်ကတော်တော်လေးတန်ဖို့ရှိလို့နေမှာပါပဲအေးအဲ့ဒါနဲ့တကြက်တန်စွမ်းကိုကတ်တယ်တတိသမီးကခေါင်းမှာစမင်းမရှိတော့ဘူးဆိုတော့မထင်မြတ်တွေကိုထွက်ပြီးတော့ဝင်းမချာရဲဟိုသူရှက်တယ်ပေါ့ဒါပေမဲ့လို့ဟိုကရှင်မာကစီကသူကတိတယ်တိတော့အကြောင်းတိလို့တတိသမီးဘယ်မှာတော့စွမ်းအမကဘယ်မှာတော့လို့မေးတော့သူမနေတာဘူးအဲ့ဒီမှာထွက်လာတယ်ထွက်လာပြီးတော့မထင်မြတ်ကိုရှ िख ူးဥချလိုက်တန်တယ်ပဲသူရဲ့ကောင်းကဆွေနေရပင်ကိုမဂရီအတိုင်းပြန်ပြီးတော့ဖြစ်သွားတယ်တဲ့ဒါလည်းအံ့ဩစရာပါပဲနော်ဘေးတော်ကတော်ကောင်းတို့ဘာကြောင့်အံ့ဩစရာပါအံ့ဩစရာလို့ဦးဇင်းတို့ပြောရအောင်ဆိုတော့ဒီစိတ်စေရနာပေါ့အထူးသဖြင့်တော့ဒါရဲ့အစွမ်းတတိလို့ဘေးတော်ကတော်ကောင်းတို့ဟိုမှန်မှန်ကန်ကန်နားလည်ဖို့လိုတယ်နော်ဒီနေရာမှာတကိုးဆိုတာကဟိုထူးထူးဆန်းဆန်းကိစ္စကြီးတွေကိုစိတ်ထဲမှာသွားပြီးတော့တွေးရင်လွဲမှာဆိုရတယ်။ဘာရဲ့တကိုးလဲတကိုးဆိုရင်လဲဘာရဲ့တကိုးလဲဆိုရင်သူ့စိတ်စေတနာရဲ့တကိုးပဲဖြစ်မှာပဲ
။
ဟုတ်တယ်မဟုတ်လား။အ
မ
ေ။အေး။ဒါကြောင့်အဲ့ဒီစိတ်စေတနာအလွန်ထက်သန်စွာဖြင့်ပေးကမ်းလှူဒါန်းခဲ့တဲ့အတွေ့အကြုံအဲ့ဒီဒါနာကောင်းမှုရဲ့အကျိုးကျေးဇူးဟာအခုလောလောဆယ်ကိုမှပဲအံ့ဩဖို့ရတွေ့မြင်ရတယ်။အေး။အဲ့ဒီမှာမထေရမြတ်တွေကသူကတဲ့ဆုံးကိုဖုံးပေးပြီးတော့သနပိဇောဒမင်းကြီးတွေရောက်တဲ့အခါကျတော့မင်းကြီးကမြတ်စွာဘုရားကြွမလာနိုင်ဘူးငါတို့ကိုပဲလွှတ်လိုက်တယ်လို့ကိစ္ဆာယနာမထေရကပြောတဲ့အခါ ရှင်မြတ်တို့အဲ့လိုဆိုရင်ဒီနေ့ဘယ်မှာဆုံးဖို့မေးခဲ့တော့အဲ့ဒါနဲ့အကျိုးအကြောင်းပြောပြတယ်ပေါ့အဲ့ဒီကတထေသိပ္ပိတော်တော်စရာတရားကောင်းတယ်တော်တော်စေတနာကောင်းတယ်အဲ့လိုပြောပြတဲ့အခါကျတော့မင်းကြီးကအကျိုးအကြောင်းသိရတော့အဲ့ဒီတထေသိပ္ပိကိုတော့အခေါ်ခိုင်းပြီးတော့မိဖုရားမြောက်တယ်လို့ဆိုပါတယ်ဒါလည်းပဲဒါနရဲ့အကျိုးကျေးဇူးဟာဒီဘဝနဲ့အကျိုးပေးတယ်ဆိုတဲ့အတိပ္ပိလို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်ဒါကြောင့်ပိဋကပေါင်းသူတော်တို့စိတ်စေတနာတကယ်ထက်သန်လာပြီမေတ္တာတရားစေတနာတရားတကယ်ကြီးမားလာပြီဆိုလို့ရှိရင်ဒီဒါနာကောင်းမှုဆိုတာမျိုးကိုလူတွေဟာရဲ့ရဲ့ရောရောပြုတဲ့သဘောရှိတယ်။ပြုပြီဆိုလို့ရှိရင်လည်းကိုယ်စိတ်စေတနာနဲ့တန်တဲ့အကျိုးရလတ်ကိုတော့ရကြသည်မြဲပဲ။ဒါကြောင့်ဒါနာကောင်းမှုသည်မင်္ဂလာဖြစ်ရတယ်။ဒီနေရာမှာတချို့ကဒါနာကိုတန်တရားရှည်ကြောင်းဆိုပြီးတော့ပြောကြတာရှိတယ်တဲ့။အမှန်ကတန်တရားကိုရှည်စေတာတဲ့တဲ့ပြောရရင်တဘဝပြီးတဘဝဆင်းရဲလာတဲ့ဘဝဒုက္ခတွေကိုရသွားစေတာဟာဘာကြောင့်နှုံးလို့မေးရင်ဘဝရခြင်းရဲ့ဒုက္ခရခြင်းရဲ့လက်သေးတရားကတဏှာတရားပဲ။နောက်ဦးဇင်းတို့ဓမ္မစကြာတရားတော်မှာရှိတယ်မို့လား။တဏှာပေါ်သောဘဝိကာ။နောက်တဏှာသည်ဘဝသစ်ကိုဖြစ်စေတယ်။အဲ့ဒီတဏှာဆိုတဲ့လူခြင်းမှုရခြင်းမှုနဲ့အခုပြီးတဲ့ကံနဲ့လှူတဲ့တန်းနဲ့ဆိုတဲ့ဒါနာကောင်းမှုဟာလုံးဝဖြောင်းပြောင်းဆန်းကျင်တယ်။ဟုတ်လား။ဒါကြောင့်ဒါနာကောင်းမှုသည်တန်တရားကိုရှည်တည်တာမဟုတ်ဘူး။တန်တရားကိုရှည်တည်တာကတဏှာလောဘကသာလျှင်ရှည်တည်တာ။အဲ့တော့ဒါနာကောင်းမှုသည်တန်တရားရှိသည်တဲ့တဏှာလောဘကိုဆန့်ကျင်တဲ့အတွက်ကြောင့်တဏီအဖြစ်နေပါသွားအောင်ဖေရှားပေးတဲ့အတွက်ကြောင့်တန်တရားတူစီတဲ့တရားသာဖြစ်တယ်လို့မှန်မှန်ကန်ကန်နားလည်ဖို့ကမလိုဘူးလား
မလိုပါဘူ
းဒီနေရာမှာဦးရှင်တို့အမျိုးမျိုးသောဟိုပုထုဇဉ်နေရာကိုအတွင်းနဲ့ကိုမှားတာတွေကိုလည်းမှန်တယ်လို့ထင်နေတာတွေကရှိတာကို
ဟုတ်ပါဘူ
းအမျိုးမျိုးသောအကြောင်းကြောင့်ဒါနာကောင်းမှုကိုကြောင်းကြတာရှိတယ်တဲ့ဒါနာကောင်းမှုဟာအမှန်တော့မကြောက်တိုက်ဘူးတဲ့။ဘာကြောင့်လို့ဆိုလို့ရှိရင်လက်တွေ့ကိုပဲဒါနာရဲ့အကျိုးကျေးဇူးကိုသိနိုင်တယ်မြင်နိုင်တယ်ပေါ့
။
ဆိုရပါစို့ကိုကပေးလိုက်လို့ကမ်းလိုက်လို့နော်။လှူဒန်းနေတဲ့အခါမှာကိုရဲ့စိတ်စေတနာမှာဘာတွေဖြစ်တယ်လဲဘယ်လိုသဘောတွေဖြစ်တယ်လဲဆိုတာကိုတရားမတော်ဦးရှင်တို့ဉာဏ်ရှိတဲ့လူတွေပဲသိနိုင်တာပဲ
။
ဆိုရပါစို့ကိုကပေးလိုက်တယ်ဆိုလို့ရှိရင်ကိုစိတ်ထဲမှာမေတ္တာတရားကရုဏာတရားမုဒိတာတရားတွေဖြစ်ရတယ်။ကိုပေးလိုက်တဲ့ပစ္စည်းကိုသုံးဆောင်တာကိုကြည့်ပြီးတော့ဝမ်းမြောက်ရတယ်ကြည်နိုးရတယ်စိတ်ထဲမှာချမ်းသာရတယ်ဒါဟာလက်တွေ့သိနိုင်တဲ့ဒါနကြောင့်စိတ်နှလုံးမှာဖြစ်ရတဲ့ချမ်းသာပေါ့
နော
်ဘုရင်တို့မြတ်စွာဘုရားလက်ထက်ကတိဟသေနာပတိဆိုတာရှိတယ်ဗိမိတရာမင်းကြီးရဲ့စစ်သူကြီးပါပဲအဲ့ဒီတိဟသေနာပတိကမြတ်စွာဘုရားကိုရှောက်တယ်တဲ့ပါရှောက်တော့ဆိုတော့မြတ်စွာဘုရားဒါနကောင်းမှုရဲ့အကျိုးကျေးဇူးကိုအခုလောလောဆယ်ပဲနော်တိအောင်မြင်အောင်ပြောလို့ရလားတဲ့လောလောဆယ်ဘလို့မှမငင်းနိုင်အောင်တိအောင်မြင်အောင်ပြောလို့ရပါသလားအတော်မြတ်စွာဘုရားကရတယ်တဲ့ဒါနာကောင်းမှုရဲ့အကျိုးကျေးဇူးကိုဒီဘဝတည်းမသေးခင်မှာကိုပဲအခုလောလောဆယ်မှာကိုပဲဘလို့မှငင်းလို့မရတဲ့အကျိုးကျေးဇူးတွေကိုပြောပြလို့ဖြစ်တယ်တဲ့အဲ့ဒါဘာလို့ဆိုတော့ဒါနာပြုမယ်ဆိုလို့ရှိရင်ပေးကဏ္ဍကိုဝါသနာကြီးမယ်ဆိုရင်ပေးတာကဏ္ဍကိုလုံမယ်ဆိုလို့ရှိရင်ဘေးပတ်ဝန်းကျင်ရဲ့ချစ်မြတ်နှုတ်မှုမေတ္တာတရားကိုရမယ်တဲ့
။န
ော်ဒါဘယ်လိုမှမငင်းနိုင်ဘူးနော်
။အင်
းဒါနာကောင်းမှုပြုလို့ရှိရင်ဘေးပတ်ဝန်းကျင်ရဲ့ချစ်မြတ်တာကိုရမယ်။နောက်ပြီးတော့ဒါနာကောင်းမှုပြုတာများလာပြီဆိုလို့ရှိရင်စိတ်ကောင်းနှလုံးကောင်းရှိတဲ့သူတော်ကောင်းတွေပညာရှိတွေသူတော်ကောင်းအမိခံတဲ့ပုဂ္ဂိုလ်တွေရဲ့ပုဂ္ဂိုလ်တွေနဲ့နှိစ္စမှုကိုလည်းရမယ
်။
ဟုတ်လား။ဘုရင်တို့သူတော်ကောင်းဆိုတာများသောအဖြစ်သူများကိုမိပြီးတော့အသက်မွေးကြတာအော်အထူးသဖြင့်တော့ဒါဒီကနေ့ခေတ်ပြောမှရှိတော့ယဟန်တန်ဃာတွေပေါ့ယဟန်တန်ဃာတွေဆိုတာကကောင်းတဲ့အလုပ်တွေကိုလုပ်နိုင်ဖို့အတွက်ထိရောက်အောင်လုပ်နိုင်ဖို့အတွက်ကိုယ့်ရဲ့စာဝတ်နေရေးကိုဒကာဓမ္မတွေရဲ့ပုံမှာအားကိုးပြီးတော့နေတာမရှိဘူးလား
ရှိတယ်
အဲ့ဒီတော့ဘာဖြစ်တုံးဆိုတော့ပေးတာကမ်းတာကိုဝါသနာပါတဲ့လူနဲ့သူတော်ကောင်းတွေဟာနှိစ္စတဲ့သဘောရှိတယ်ဒါကြောင့်သူတော်ကောင်းတွေရဲ့ချင်းကပ်ပြီးဆိုရင်တရားတရားရှိတဲ့လူကိုအရင်ဦးစားပေးပြီးတော့ချင်းကပ်တဲ့သဘောရှိတယ်အဲ့လိုဆိုလို့ချင်းကိုမှသူတော်ကောင်းတွေရဲ့တိဖို့သူတော်ကောင်းတက်ကူဖို့အတွက်အများကြီးဒီဆံမှုရှိတယ
်။
ဒါကြောင့်ဒါနာကောင်းမှုပြုလို့ရှိရင်တည့်အချက်ပုံဝင်ခြင်းရဲ့မြေတားကိုရမယ်။နှစ်အချက်သူတော်ကောင်းတွေရဲ့ချင်းကပ်တာကိုခံရမယ်။ပြီးတော့သုံးအချက်ကဒါနာကောင်းမှုပြုလို့ရှိရင်ကောင်းတဲ့တည်ပုံဝင်ခြင်းမှာပြန့်နှံ့ပြီးတော့ထွက်တည်တဲ့ဒီပုဂ္ဂိုလ်အမှနှမျောဖို့သူ့ရဲ့ပစ္စည်းဥစ္စာကြောင့်အများကြီးအကျိုးရှိရတဲ့အလွန်တော်တဲ့လူပဲလို့အစရှိသည့်ဖြင့်စစ်မှန်တဲ့ချီးမွမ်းမှုကိုရတယ်ပေါ့။များချီအတူမြတ်တို့ချင်းကောင်းတဲ့ကြွယ်ပွဲလေဝင်ရဲတဲ့။နော်ပွဲလေဝင်ရဲဆိုတာကဘေးတရားမှာချင်းကတဲ့အခါမှာ နှမျိုးဝင်တွင်မှုနည်းတဲ့ပုဂ္ဂိုလ်ပေးတာကဏ္ဍကိုဝါဒနာအကြီးတဲ့ပုဂ္ဂိုလ်ဟာအလွန်တရာမှမျက်နှာပွင့်လန်းတယ်လို့ဆိုတယ
်။
ပေးတဲ့ကြားမှာကိုယ့်ရဲ့မျက်နှာအလွန်တရာမှတည်ကြည်တယ်ပေါ့။လှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေကိုလှုပ်ထားတယ်ဆိုတဲ့အဓိပ္ပာယ်နဲ့အလွန်တရာမှစိတ်ဟာကိုကြည်လင်တဲ့အတွက်ကြောင့်တည်ငြိမ်တဲ့အတွက်ကြောင့်အိန္ဒိယလည်းအလွန်ရတယ်လို့ဆိုရမယ်ပေါ့
။
ဒါလုံးလုံးစည်ဒီဘဝမှာလည်းဒါနရဲ့အကျိုးကျေးဇူးကိုသိနိုင်မြင်နိုင်တာတွေကိုဒါမြတ်စွာဘုရားပြောပြနော်အများချစ်အသူမြတ်တို့ချင်းကောင်းတဲ့င်းကြွယ်ပွဲလေဝင်ရင်ခန္ဓာစဲတော့ရောင်မြဲနဲ့ထံဟောငါးခုမြောက်အကျိုးကတော့တည်ပြီးတဲ့နောက်မှာကောင်းရမြတ်ရဘဝတွေကိုရလိမ့်မယ်ရောက်လိမ့်မယ်တဲ့အဲ့ဒါလို့မြတ်စွာဘုရားကဟောတဲ့အခါကျတော့တိဟစစ်သူကြီးကပြောလို့ဆိုတော့မြတ်စွာဘုရားတဲ့ရှေ့လေးပါးသောအကျိုးကျေးဇူးတွေကိုတော့မြတ်စွာဘုရားဟောလို့တပည့်တော်ယုံနာမဟုတ်ပါဘူးတဲ့အဲ့ဒါတပြည့်တော်ညံနေလည်းပဲဒါနာကောင်းမှုကိုပြုရင်အဲ့ဒီအကျိုးကျေးဇူးလေးပါရလိမ့်မယ်ရတယ်ဆိုတာကိုဟိုစဉ်းစားကြည့်သောအဖြစ်ဒါလက်ခံနိုင်တယ်သိတယ်ပေါ့
ပါပါ
ဘုရားအေးဒါပဲလို့ငါးခုမြောက်သိပြီးတဲ့နောက်မှာကောင်းရမြတ်ရဘဝကိုရောက်မယ်ဆိုတဲ့အကျိုးကျေးဇူးကိုတော့တပြည့်တော်မသိဘူးတဲ့ဒါပဲလို့မြတ်စွာဘုရားရဲ့တပ်ပညုတ္တဉာဏ်ကိုယုံကြည်သောအဖြစ်အဲ့ဒီအချက်ကိုလည်းပဲတပြည့်တော်ယုံပါတယ်တဲ့ဟောဒါလေးကလည်းပဲမှတ်သားစရာကောင်းလို့ဦးစင်းကပြောလိုက်တာပါတချို့ကိစ္စတွေဒကာဓမ္မတို့ဦးရှင်တို့တွေညံနဲ့မတက်ဝင်နိုင်တဲ့မြတ်စွာဘုရားဟောထားတာတွေရှိတယ်။မှန်ပါဗျ
ာ။
ကိုညံနဲ့စဉ်းစားလိုက်ရင်ဟောစိတ်ထဲမှာရှင်းမသွားဘူးပေါ့ဒါကဘလို့ပါလိမ့်ဆိုတာမျိုးရှိတာပေါ့နော်။မှန်ပ
ါဗျာ
။အဲ့လိုရှိလာတဲ့အခါမှာဟောလူတွေကကိုနားမလည်နိုင်တာကိုကိုနားမလည်နိုင်သေးတာကိုကိုနားမလည်နိုင်သေးတာလို့မတွေးမိပါဘဲနဲ့အဲ့ဒီအကြောင်းအရာကြီးကမြန်မှားနေသေးသလားတဘာဝမကြနေသေးသလားလို့မြတ်စွာဘုရားရဲ့တပ်ပင်ညူတဉာဏ်ကိုပဲတန်တရားဖြစ်သွားမယ်ဆိုလို့ရှိရင်ဒါမကောင်းဘူးပေါ့နော
်။
တချို့ကိစ္စတွေကကိုကညံနေသေးလို့မမိသေးလို့မသိနိုင်တာတွေရှိတယ်။ကိုအရင်ကြီးအထင်ကြီးထားလို့လည်းမရဘူးနော
်။
ဟုတ်ပါဘူး။ဒီဒါကြောင့်ပိဿကောင်းသူတော်ကောင်းတို့ကိုညံနေမတက်မဝင်နိုင်သေးတဲ့ဘုရားဟောဒေသနာတွေတွေ့လာပြီဆိုလို့ရှိရင်မြတ်စွာဘုရားရဲ့တပ်ပင်ညူတဉာဏ်ကိုယုံကြည်သောအဖြစ်ငါညံကြီးမားလာတဲ့တနေ့မှာဒါကငါသဘောပေါက်နိုင်လိမ့်မယ်။အခုတော့ဒါကိုဒီတိုင်းထားလိုက်အောင်တည်တဲ့တက်တဲ့လူတွေကိုမေးအောင်ပဲညံနေကြီးလားမာကျူစားအောင်ပဲလို့တန်တရားကိုအရင်မဖြစ်စေသေးနဲ့ဟုတ်လားနားမလည်နိုင်သေးရင်ကိုယ့်ရဲ့ညံ့ဖျင်းမှုကိုအရင်နားလည်ဖို့မြင်ဖို့မလိုဘူးလား
ဟုတ်ပါဘူးအ
ဲ့ဒီအချက်လေးကိုလည်းဦးဇင်းကပြောခြင်းတယ်ဟုတ်လားအေးဒါကြောင့်ပိဿဘောင်းတော်ကောင်းတို့ဒါနာကောင်းမှုရဲ့အကျိုးကျေးဇူးတွေများလွန်းလို့မြတ်စွာဘုရားကဒါနာကောင်းမှုပြုကြလို့ဒါတိုက်တွန်းလာပါဟုတ
်ပါဘူ
းဟိုအကျိုးမရှိဘူးဆိုရင်တိုက်တွန်းစရာအကြောင်းမရှိပါဘူးဒါကြောင့်မြတ်စွာဘုရားရဲ့တပ်ပင်ညူတဉဏ်ကိုယုံကြည်သောအဖြစ်လည်းပဲမိမိတို့ရဲ့ငွေရပါဗီဇဖြစ်တဲ့နှမျိုးဝန်တူခြင်းဆိုတာကိုချိုးနှိမ်ပြီးတော့ပေကန်းဆောင်ခြင်းလှူဒန်းခြင်းမှာပြုံးဝေနိုင်အောင်ကြိုးစားဖို့မလိုဘူးလား
ဟုတ်ပါဘူ
းဒီနေရာမှာဆောကြီးပြောထားတာလေးတစ်ခုအဲ့ဒီထဲမှာပါသေးတယ်အဲ့ဒါကဘာလို့ဆိုတော့လောကကြီးမှာတဲ့တချို့လူတွေကဒီပေကန်းဆောင်ခြင်းလှူဒန်းတဲ့ဒါနကိုမယုံကြည်ကြဘူးတဲ့မယုံကြည်လို့တချို့မပေးကြဘူးတဲ့ဒါပေမဲ့တချို့ကမပေးပေမဲ့လို့ကိုကိုကိုတော့သုံးသေးတယ်စားသေးတယ်။ဟောအဲ့လိုလူကလည်းတော်သေးတယ်တဲ့။တချို့ကြတော့သူများကိုလည်းမပေးနိုင်ဘူး။ကိုကိုတိုင်လည်းစားတာသုံးတာမရှိဘူးတဲ့။ဟောအဲ့လိုလူမျိုးကြတော့တဲ့။ဘာနဲ့တူလုံးဆိုလို့ရှိရင်ဟိုဘဘဲကိုကဟိုမီးကိုတောက်အောင်လုပ်တဲ့ဖားပူကြီးရှိတယ်ပေါ့နော်။လေတွေနော်ဝင်နေထွက်နေတဲ့ဖားပူကြီးရှိတယ်ပေါ့။အဲ့ဒီဖားပူမှာအသက်မရှိဘူး။လေတော့ဝင်နေထွက်နေတာပဲ။ဟုတ်လားအဲ့အဲ့လိုကိုလည်းမသုံးဘူးသူများလည်းမပေးဘူးဘဝမှာဘာမှအတ္တတရားရှိအောင်နေမသွားဘူးဆိုတဲ့ပုံကိုယ်တွေကအဲ့ဒီဖားဖို့ကြီးနဲ့တူလေတဲ့လေတွေတော့အမြဲတမ်းဝင်ပြီးတော့ထွက်ပြီးတော့နေတော့နေနေတာပဲဒါပေမဲ့သူ့ဘဝအသက်သိပ်ပြီးတော့မဝင်ဘူးဆိုတဲ့အတိတ်ပဲအဲ့ဒါကိုဆိုလိုကြီးကဘာကိုဥပမာပေးထားလို့ဆိုတော့မြတ်စွာဘုရားလက်ထက်ကအာဂန္ဓုကတထေဆိုတာရှိတယ်တဲ့အဲ့ဒီအာဂန္ဓုကတထေကချမ်းသာလိုက်တာတော့ငွေကြီးတဲ့ကိုဂရေ80လောက်ချမ်းသာတယ်တဲ့နော်ရွှေတို့လောဘလက်စားတို့တခြားပစ္စည်းတွေကိုသူစုပြီးတော့တံပိုးတွက်မယ်ဆိုတော့တော်တော်ကြီးကိုအများကြီးချမ်းသာတယ်ပေါ့ဒါမဲ့အလွန်ချမ်းသာပြီမဲ့လို့ဘဇုကူမှပေးတာမရှိဘူးပြီးတော့သူကိုယ်တိုင်လည်းစားတယ်တုံးတယ်လို့မရှိဘူးယထာအိုလေးရှိပြီးတော့သကောဓမင်းပုတ်ရင်စားပြီးတော့သေရထီကလေးဆောင်ပြီးတော့ဖြစ်တယ်လို့ပဲဘဝမှာနေတယ်ပေါ့အဲ့ဒါဘဝမှာကွယ်လွန်အိဋ္ဌာရောက်လာပြီဆိုတဲ့အချိန်ကလည်းဒါတစ်ချိန်မှတွေ့ရမှာပဲလေအဲ့အဲ့လိုရောက်လာပြီဆိုတော့မဖြစ်တော့ဒီပစ္စည်းဥစ္စာတွေအကုန်လုံးဟာဘယင်ဘာနာဖြစ်ရတယ်။အဲ့ဒီမှာကောသလမင်းကြီးကမြတ်စွာဘုရားကိုရှုံးတယ်။အလုံးမအောင်ဝဲစရာကောင်းတဲ့လူပဲတဲ့။ကိုယ်လည်းမတော်ဘူးသူများလည်းမပေဘူး။ဒီလိုလူမျိုးလဲလောကကြီးမှာရှိနေသေးတယ်ဆိုတဲ့အတိတ်ပဲနဲ့ရှောက်တာ။ရှောက်တော့မြတ်စွာဘုရားက တခါကြီးတဲ့လောကကြီးမှာဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်တွေပိုင်တဲ့ပစ္စည်းဟာတော်တယ်ကဘေလူရက်ခိုက်စောင့်နေရေကန်တဲ့ကရေနဲ့တူတယ်တဲ့ဟုတ်လားဒီအသုံးလုံးလေးကိုလည်းပဲဦးစင်ကသဘောကျနော်လို့ပြည်သူကောင်းသူတော်ကောင်းတို့ပြောပြနော်မှန်ပါဗျာဉာဏ်မရှိတဲ့လူတွေပိုင်တဲ့ပစ္စည်းဥစ္စာတွေတော်တယ်ကဘေလူစောင့်နေရေကန်နဲ့တူတယ်တဲ့ဟုတ်လား
မှန်ပါဗျ
ာဒါကြောင့်ကိုယ့်ရဲ့ဘဝသည်နော်လေတွေဝင်ယုံဝင်ထွက်ယုံထွက်နေတဲ့ဖားဖို့နဲ့တူတဲ့ဘဝမျိုးမဖြစ်အောင်လည်းကြိုးစားဖို့လိုတာပေါ့နော
်
မှန်ပါဗျာအေးဒါကြောင့်ဘေးသက်ကောင်းသူတော်ကောင်းတို့ဒါနကောင်းမှုနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်စကားတွေအများကြီးပြောလို့ရပါတယ်ဒါပေမဲ့နောက်ထပ်မင်္ဂလာတရားတွေကျန်နေသေးတော့ဒါနကောင်းမှုပြုခြင်းတည်ကြည်ပွားကြောင်းချမ်းသာကြောင်းတွတ်တက်ကြောင်းအစစ်အမှန်မင်္ဂလာတရားဖြစ်တယ်ဆိုတာကိုဒီလဲတည်ပြီးသားတည်ပြီးသားအတိကိုထပ်ပြီးတော့ခိုင်မအောင်တည်ဆောက်ပြီးတော့ဒါနကောင်းမှုကိုပြုလို့အထုတ်ပြီးတော့မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးစားနိုင်ဖို့လိုပါတယ်ပေါ့နော
်။
နောက်ဦးဇင်းတို့ဘယ်မင်္ဂလာဆက်သွားမလို့ဆိုတော့ဓမ္မစရိယဓမ္မစရိယဆိုတာတရားကျင့်တာဓမ္မဆိုတာတရားစရိယဆိုတာကျင့်သုံးတာတရားကိုကျင့်တာဟာမင်္ဂလာပါတဲ့ဒီနေရာမှာတရားကိုကျင့်တာမင်္ဂလာဆိုတော့တရားကဘာတရားလဲဆိုတော့သူကအရာောက်ပြတယ်ဘာတရားလဲဆိုတော့သူစရိုက်တရားနော်သူစရိုက်တရားဆိုတာပိဋကောင်တရားတို့အလုံးကြဖို့ပါလေကာယတုစရိုက်သုံးပါကာယတုစရိုက်သုံးပါဆိုတာကမတက်ဘူးမခိုးဘူးအိမ်အောင်ရေးမဖောက်ပြန်ဘူးကာမမှာမမာရင်ဘူးပေါ့နော်ကာယကံဖြင့်နော်ရှောင်ကျင်တဲ့ရှောင်ကျင်လိုက်တာကိုရှောင်လိုက်တဲ့ဖြစ်ပေါ်လာတဲ့တုစရိုက်တရားနော်အတက်တက်ချင်းကရှောင်တယ်ခိုးချင်းကရှောင်တယ်ကာမဖောက်ပြန်ချင်းကရှောင်တယ်ဒါကာယတုစရိုက်သုံးပါနော်ဝစီတုစရိုက်က၄ပါလင်ညာခြင်းကိုရှောင်နေ၊ဂုံစကားကိုရှောင်နေ၊ကြမ်းတမ်းတဲ့စကားကိုရှောင်နေ၊သိမ့်ဖြင်းတဲ့စကားကိုရှောင်နေ။ဒါဝစီတုစလိုက်၄ပါ။မနောတုစလိုက်၃ပါတဲ့။အဲ့ဒါကဘာလို့ဆိုတော့အဘိဇ္ဇာသူတော်ပစ္စည်းကိုမတရားလိုချင်တဲ့၊သူများပစ္စည်းကိုပစ္စည်းဖြစ်ချင်တဲ့စိတ်မရှိအောင်ကြိုးစားတယ
်။
နောက်ဗျာပါဒသူများကိုဆင်းရဲစေလိုတဲ့သဘောမရှိအောင်ကြိုးစားတယ်။နောက်မိစ္ဆာဒိဋ္ဌိအယူဆမှန်ရင်းနေတာတွေကိုယ့်ရဲ့စိတ်ထဲမှာမဝင်ရအောင်မသိရအောင်မှန်ကန်တဲ့အယူဆရှိအောင်ကြိုးစားရဲပေါ့အဲ့ဒါဘာလို့ဆိုတော့သူစလိုက်တရား၁၀ပါအဲ့ဒီသူစလိုက်တရား၁၀ပါသည်အလွန်မှအပြစ်ကင်းတဲ့တန်ရှင်းတဲ့စင်ကြယ်တဲ့ကောင်းမြတ်တဲ့ဒါကြောင့်သူ့ကိုကိုပြုနိုင်မယ်ကြိုးစားနိုင်မယ်အထောက်နိုင်မယ်ဆိုလို့ရှိရင်ဒါအလွန်မှကြီးပွားကြောင်တွတ်တက်ကြောင်ချမ်းသာကြောင်မင်္ဂလာတရားဖြစ်တယ်ဒါကြောင့်ပြည်သူပေါင်းတော်တို့မင်္ဂလာရှိဖို့အတွက်ကိုယ့်ရဲ့ကာယကမှုဝစီကမှုမနောကမှုတော့ကံသုံးပါတော့အလုပ်တွေကတော့အများနဲ့လုပ်နေတာနော
်
အလုပ်ဆိုတာနားနေလို့မရအောင်တော့လုပ်လိုက်တဲ့အလုပ်တိုင်းတွေတော့ဒုစရိုက်မဖြစ်ဖို့လိုတယ်ပေါ့ဟုတ်လားလုပ်လိုက်တဲ့အလုပ်တိုင်းပြောလိုက်တဲ့အပြောတိုင်းတွေးလိုက်တဲ့အတွေးတိုင်းတွေဒုစရိုက်တရားမဖြစ်ဖို့လိုတယ်ဒုစရိုက်တရားမဖြစ်ဘူးဆိုရင်ဒါဒုစရိုက်ဖြစ်ပြီးသားပေါ့ဟုတ်လားအဲ့ဒါလို့ဦးဇင်းတို့ဓမ္မစရိယတရားကိုကျင့်မယ်ဆိုလို့ရှိရင်သူစလိုက်တရားကိုကျင့်မယ်ဆိုလို့ရှိရင်ကိုကျင့်သုံးထားသောတရားတွေကိုကိုပြန်ပြီးတော့ဆောင်ရှောက်လိုက်မယ
်။
လောကကြီးမှာအကောင်းဆုံးအကာအကွယ်အကောင်းဆုံးဆောင်ရှောက်မယ့်အရာတွေကိုကျင့်ထားတဲ့တရားပဲ။ဘယ်အရာကမှကိုကိုလာပြီးတော့တကယ်တမ်းဆောင်ရှောက်မှာမဟုတ်။ဘယ်အရာကမှကိုကိုတကယ်လာပြီးတော့ကာကွယ်မှာမဟုတ်။တကယ်တမ်းကိုကိုဆောင်ရှောက်မဲ့ကာကွယ်မဲ့တရားတွေကိုကျင့်သုံးထားတဲ့တရားလားဖြစ်တယ်လို့တဘာဝကြကြနားလည်ပြီးတော့တရားကျင့်သုံးလို့တဲ့စိတ်ကိုထက်သန်စေရမယ်ပေါ့
။
ဒီနေရာမှာဦးဇင်းတို့တရားကျင့်သုံးဖို့ဆိုတာနဲ့ပတ်သက်ပြီးတော့စိတ်နှလုံးကိုအလုံးမထက်သန်သွားစေတဲ့ဂါထာလေးတစ်ခုရှိတယ်။ဒေသနာတော်ဒီတော်တော်များများမှလည်းပဲတွေ့ရပါတယ်။ပိသဘောင်သူတော်ကောင်းတို့ရဲ့နှုတ်ထဲမှလည်းပဲရှိကောင်းရှိလိမ့်မယ်ထင်ပါရဲ့။ဓမ္မောဟဝေရခတိဓမ္မစာရိဓမ္မောသူစိန်သောဒုက္ခမဝတိဧတာနိတံတိဓမ္မေသူစိန်တိနဒုက္ခတိကိစ္စတိဓမ္မစာရိတဲ့ဒီဂါထာလေးအလုံးမအတွေ့များတယ်ပေါ့ကောင်းလုံးလို့နေရာတကာမှာတွေ့ရတယ်ဆိုတဲ့အတိပ္ပယ်လို့ဦးဇင်းထင်ပါမပြောတာတော့ဆိုတော့ဒီကထာလေးမှာအတိပ္ပယ်၃မျိုးပါတယ်ဗျဓမ္မရဲ့ကိုကျင့်သုံးလိုက်တဲ့ဓမ္မရဲ့စွန့်ရည်တတိ၃မျိုးလို့လည်းပြောမယ်ဆိုရင်ပြောလို့ရတယ်မပြောတာတော့ဆိုတော့ဓမ္မဟဝေရခတိဓမ္မစာရိဓမ္မစာရိတရားကိုကျင့်တဲ့ပုဂ္ဂိုလ်ကိုဓမ္မတရားသည်ဟဝေတကယ်စင်စစ်ကိုပဲရခတိဆောင်နေတယ်မလွယ်ဘူးပေါ့တေချာပေါ့တန်တရားမဖြစ်နဲ့တရားကိုကိုကကျင့်သုံးမယ်ဆိုလို့ရှိရင်ကိုကျင့်သုံးတာတဲ့တရားကကိုကိုကာဝယ်လိုက်မယ်ဆောင်ရှောက်လိုက်မယ်ကာဝယ်တယ်ဆောင်ရှောက်တယ်ဆိုတာကိုကဒုက္ခမရောက်စေရဘူးဆိုတဲ့အတိအပြေပြောရမရဘူးလား
ရောက်ပါတယ်ဗျာ
ဟိုလောကကြီးမှာ ဟိုချမ်းသာဒုက္ခရဖို့ဆိုတာလေဆင်းရဲဒုက္ခမရောက်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ထင်တယ
်။မှ
န်ပါဗျာ။ဟုတ်တယ်မဟုတ်လား
။
အေးချမ်းသာဖို့ဆိုတာလေမဆင်းရဲဖို့ကပို့ပြီးတော့အရေးကြီးတယ်။အေးအဲ့လိုမဆင်းရဲအောင်ကိုယ့်ကိုကာကွယ်မဲ့ဆောင်ရှောက်မဲ့အရာဘာလဲဆိုရင်ကိုကျင့်သုံးတာလေတရားပဲ။ဒါကြောင့်တရားရဲ့ဆွမ်းရည်တတိနံပါတ်1ဟာဘာလို့ဆိုရင်ကိုယ့်ကိုဆောင်ရှောက်လိမ့်မယ်ကာကွယ်လိမ့်မယ်။ဒါတည်းအချက်ပေါ့။နောက်အရင်တော့ဓမ္မေသူစိန်နေနောက်သူစိန်ဒီကောင်းစွာကျင့်သုံးတော့ဓမ္မောသူတော်ကောင်းတရားသည်ဒုက္ခချမ်းသာဒုက္ခကိုအာဝဟတိပေးလိမ့်မယ်တဲ့ဟောတရားရဲ့ဒုတိယတောင်းပေါ့နော်ချမ်းသာဒုက္ခကိုပေးလိမ့်မယ်တဲ့စောစောကဆင်းရဲဒုက္ခမရောက်ရအောင်ကာကွယ်မယ်လို့ပြောတာသူကပို့အရေးကြီးလို့သူ့ကိုအရင်ထားတယ်လို့ဦးရင်ထင်တယ
်
ဟုတ်လားချမ်းသာဒုက္ခမဖြစ်အောင်ကာကွယ်မယ်ဆောင်ရှောက်မယ်ပြီးရင်ချမ်းသာဒုက္ခအမျိုးမျိုးကိုပေးလိမ့်မယ်တရားရဲ့ဒုတိယတောင်းပေါ့တနည်းအားဖြင့်တရားရဲ့ဒုတိယဆွမ်းရည်တတိကိုနော်နောက်တတိယဆွမ်းရည်တတိကဘာလို့ဆိုတော့နာဒုက္ကဋေကိစ္စတိဓမ္မစာရီတရားကျင့်တဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့အဖြစ်မကောင်းတဲ့ဘဝတွေကိုဘယ်တော့မှမရောက်ဘူးတဲ့
မှန်ပါဗျ
ာအနာဂတ်ကြီးကိုစိတ်အေးရစေလိမ့်မယ်ဆိုတဲ့အဓိပ္ပာယ်လို့နားလည်သိခြင်းမှန်ပ
ါ
ဗျာဒါကဓမ္မလို့အရှင်တို့အသိဉာဏ်ရှိတဲ့လူတွေဟာကိုယ်ဘဝရဲ့အနာဂတ်ဆိုတဲ့နေရာမှာဒီဘဝမဆုံးသေးခင်အနာဂတ်ကိုလည်းပဲကောင်းစေခြင်းတလို့ဒီဘဝဆုံးပြီးတဲ့နောက်အနာဂတ်ဘဝကိုလည်းပဲကောင်းစေခြင်းတာမရှိဘူးလားရ
ှိပါရဲ့ဗျာ
အဲ့လိုအမျိုးမျိုးသောအနာဂတ်ကိုတကယ်စိတ်ချရစေခြင်းလဲနောက်အနာဂတ်မှာမကောင်းတာမဖြစ်စေခြင်းဘူးဒီဘဝမှာလည်းပဲမကောင်းတာတွေအနာဂတ်မှာမဖြစ်စေခြင်းဘူးနောက်ဘဝမှာလည်းပဲမကောင်းတာတွေမဖြစ်စေခြင်းဘူးဆိုလို့ရှိရင်တရားရဲ့တတိယစွမ်းရည်ဒီမကောင်းတဲ့အခြေအနေမကောင်းတဲ့အလားအလာမကောင်းတဲ့ဘဝမကောင်းတဲ့နေရာကိုအနာဂတ်မှာမရောက်စီဘူးမရစီဘူးဟုတ်လားဒါကြောင့်ပြည့်တဲ့ဘောင်းတော်တော်တရားရဲ့တတိယစွမ်းရည်ဒါအလုံးမဦးဇင်းတို့ပြည့်စုံတယ်လို့ခံစားရတယ်ပေါ့စိတ်ထဲမှာနော
်
ဒီတရားကိုကျင့်မယ်ဆိုလို့ရှိရင်တရားသည်ပြန်ပြီးတော့ဆောင်ရှောက်မယ်တရားကိုကောင်းကောင်းကျင့်မယ်ဆိုရင်ထိုတရားသည်ချမ်းသာဒုက္ခကိုဖေးမယ်တရားကိုတကယ်ကျင့်မယ်ဆိုလို့ရှိရင်အဲ့ဒီတရားသည်မကောင်းတဲ့အဖြစ်မကောင်းတဲ့လာရကိုမရောက်စီဘူးမရစီဘူးအနာဂတ်ရည်ကိုစိတ်အေးရစီမယ်နော်အဲ့ဒါဆင်းရဲဒုက္ခကကာဝယ်မယ်ချမ်းသာဒုက္ခကိုဖြစ်စေမယ်အနာဂတ်ရည်အတွက်တာဝန်ယူမယ်ဘယ်နှချက်တော့များတော့ကျင်းအဲ့ဒါဦးဇင်းတို့ဟိုတရားမှာကိုမသိနိုင်မမြင်နိုင်လောက်အောင်ကြီးမားတဲ့ကျင့်ပြတဲ့နှစ်ဆိုင်တဲ့အစွမ်းတတိရှိရဆိုတာတော့နားလည်ဖို့လိုတယ်မှန်ပါဗျ
ာ
နော်ဦးဇင်းတို့တရားနဲ့ပတ်သက်ပြီးတော့ဓမ္မဝိပါကောအစိတ်တေယောနော်တရားရဲ့အကျိုးပေးနော်ဓမ္မကုဏောအနန္တောတရားရဲ့ဂုဏ်အနန္တနော်ဒါကြောင့်ပြည့်တဲ့ဘောင်းတရောင်းတို့ကိုယ့်ရဲ့ဉာဏ်ပညာနဲ့နော်ပြည့်စုံအောင်မကျက်စားနိုင်တဲ့အနေအထားမှမရှိဘူးလားတရားရဲ့ဆွမ်းရည်တတ္တိဆိုတာရှိတယ်ဒီနေမှာဦးရှင်တို့လူသားမန်တွေယုံဖို့ခက်တယ်နော်တချို့တရားတရားအားနေတဲ့ပုံကိုယ်တွေဆိုရင်တော့မယုံဘူးလို့တေချာပေါက်ပြောမယ်အကြောင်းအရာတစ်ခုပြောခြင်းနော်အဲ့ဒါကတော်တော်လေးလူသိများပါတယ်ဘာလဲဆိုတော့ဒီ950ဇတ်တော်ထဲမှာပါတဲ့ဓမ္မပါဠိဇတ်ဆိုတာရှိနော်ဥရှင်တို့ဇတ်တော်ကြီးကအရှိကြီးပါဒါပေမဲ့အချင်းချုပ်ပြီးတော့ဥရှင်တို့ပြောဦးမယ်တရားရဲ့ဆွမ်းရည်တတိကိုပြောတဲ့နေရာမှာအဲ့ဒီဇတ်တော်တွေကပြောကြရအောင်ကောင်းတယ်ဟိုဥရှင်တို့တခုသောဘဝတော့ကဥရှင်တို့ဘုရားလောင်းကြီးကကတိတိုင်းကရွာတရွာမှာအဲ့ဒီရွာရဲ့နာမည်ကဓမ္မပါဠိတဲ့ဓမ္မဆိုတာတရားပဲပါဠိဆိုတာစောင့်နော်တရားစောင့်တဲ့ရွာကြီးပေါ့တရားရှိတဲ့ရွာတရွာလုံးရှိတယ်ပေါ့တရားကအဲ့ဒီရွာကရွာတကြီးရဲ့နာမည်ကလည်းပဲတခြားတော့ရှိမယ်လို့ထင်တယ်ဒါပေမဲ့အဲ့ဒီမှာတော့ဓမ္မပါဠိရွာတကြီးလို့ပဲသူကပြောတာအဲ့ဒီဓမ္မပါဠိရွာကြီးရဲ့ตาကြီးသွားဖြစ်တယ်ဘုရားလောက်ကအဲ့ဒါအချိန်တန်ရွယ်ရောက်လာတော့ဘာကင်ကတော့တက္ကသိုလ်ပညာတက္ကသိုလ်ပြည်ကိုပညာသင်လွတ်တင်ပေါ့တာပေါ့ဘုရားတော်ဘုရားလောက်ကပညာတွေစူးစမ်းသင်ရင်းနဲ့အချိန်တို့အတွင်းမှာပဲတိတ္တဗမောကဆရာကြီးရဲ့လက်ထောက်တပည့်ကြီးဖြစ်တယ်ပေါ့အဲ့ဒါတနေ့တော့အဲ့ဒီတိတ္တဗမောကဆရာကြီးရဲ့ตาအကြီးဆုံးကရုဒိရဲ့ဆုံးတယ်ဆုံးတဲ့အခါကျတော့ဆွေတွေမျိုးတွေကအကုန်လုံးကိုကြယူကြပုံလေးဟုတ်လားအဲ့ဒီမှာအတုဘအချာကြတော့ဘုရားလောင်းကအံ့ဩနေတယ်သူကအံ့ဩပြီးတော့ဘေးကတကယ်ချင်းတို့ကမပြောလို့ဆိုတော့ဟာဘာလို့ငငယ်နဲ့လူကတေးရတယ်လေလူစုလာငငယ်နဲ့ဘာလို့တေးတာလို့အဲ့လိုပြောတဲ့အခါကျတော့တကယ်ချင်းတွေကသူ့ကိုပြန်အံ့ဩတယ်ဟာလူစုလာတေးခြင်းနဲ့ချင်းတေးတာပဲကြီးမှတေးရမယ်ငယ်တော့မတေးရဘူးလို့အဲ့လိုသတ်မှတ်ချက်မရှိဘူးလူစုလာတေးခြင်းနဲ့ချင်းတေးတာလူစုလာတေးမျိုးပဲဒီလူဆိုတာတေမျိုးကိုငါလက်ခံပါတယ်တနေ့တစ်ချိန်ပဲတေးရမယ်ဆိုတာငါလက်ခံတယ်ဒါပေမဲ့အခုချိန်ကတေးရမယ်အရွယ်မဟုတ်သေးဘူးလေဘုရားလောင်းကပြောနေတာဒီချိန်ကတေးရမယ်ယူဟာတေးရမယ်အရွယ်လို့ဘယ်သူ့ကိုမှသတ်မှတ်ထားလို့မရဘူး ဟောတငယ်ချင်းနေသူနဲ့အတိုက်ခံဖြစ်နေတယ်ပေါ့အဲ့ဒီမှာဘုရားတော်ကငါအံ့ဩတယ်တဲ့ငရုရွာမှာငငယ်နဲ့တည်တယ်လို့တယောက်မှမရှိဘူးအဲ့လိုပြောတဲ့အခါကျတော့တငယ်ချင်းတွေကသူ့စကားကိုယုံမှမယုံမယုံတဲ့အခါကျတော့စကားဝိုင်းကအကျဉ်းအကျဉ်းမငိမ့်ပွင့်ဖြစ်လာတယ်ပေါ့အဲ့ဒါနဲ့ငင်းရင်ခုံရင်နဲ့ဆရာကြီးကြီးရောက်တယ်ရောက်တဲ့အခါကျတော့ဆရာကြီးကငါတပည့်လူဆိုတာတည်ရင်လည်းချိန်သေးတာအဆရာကြီးကျန်တဲ့နေရာတော့ဟုတ်ချင်ဟုတ်ပဲကျွန်တော်တို့ရွာမှာတော့မဟုတ်ဘူးအဲ့လိုပြောတဲ့အခါကျတော့ဆရာကြီးကသူ့တပည့်ကိုကြည့်ရတာလဲခက်ညံ့ညံ့ပုံမဟုတ်ဘူးဆိုတာသူသိတယ်သိတဲ့အခါကျတော့အဒီကိစ္စတော်တော်ဆန်းကျင်မင်းတကယ်ဟုတ်တလားဟုတ်တယ်တရားမှမသိဘူးတဲ့ငယ်ငယ်ရွယ်ရွယ်သေးတဲ့လူတရားမှမရှိတတန်းကိုမှသေးတဲ့လူကြီးပဲသူတို့ရွာမှာအဲ့လိုပြောတဲ့အခါကျတော့ဆရာကြီးကဒီကိစ္စတော်တော်ဆန်းကျင်တဲ့ကိစ္စငါစုံစမ်းမယ်ဆိုပြီးတော့တပည့်တွေအကုန်လုံးကိုဖရဲလောင်းကိုလွှဲထားခဲ့တယ်လွှဲထားခဲ့ပြီးတော့စိတ်ရိုးတွေကိုလွှဲထောင်းနဲ့ထည့်ပြီးတော့အဲ့ဒါဖရဲလောင်းတို့နေတဲ့ဓမ္မပါလာရွာကိုဝူးကြီးအဲ့ဒီသူသွားတယ်ဟိုရောက်တဲ့အခါကျတော့အဲ့ဒီဓမ္မပါလာရွာရောက်ရောက်တဲ့အခါကျတော့ရွာသူကြီးနဲ့တွေ့တယ်ပေါ့လေအမေမြန်သွားရတယ်တွေ့တဲ့အခါကျတော့ပါကိစ္စနဲ့လာတော့ဆရာကြီးအေးမပြောရင်လည်းမပြီးဘူးဘလို့မှလည်းစိတ်ထဲမှာအောက်မေ့မနေနဲ့ခင်ဗျားတို့ရဲ့သားကတော့တည်ပြီအဲ့လိုတိတ္တဗမခဆရာကြီးကဘုရားလုံးရဲ့အဖေကိုပြောလာခမရသားကတော့တေးပြီဒါကြောင့်မလို့ကြုံလာရအဲ့လိုပြောတဲ့အခါကျတော့တယောက်မှဝမ်းမနေပါပဲနဲ့လက်ခုလက်ဝါးတီးပြီးတော့ရေတယ်လို့ဆိုတယ်ရေတဲ့အခါကျတော့ဆရာကြီးကပဲပြန်အောင်ဟောတယ်ဟာခမရမယုံဘူးလားဟောဒီမှာခမရတို့ကိုပြဖို့အတွက်ခမရသားရဲ့အယိုးတောင်ကြုံယူလာခဲ့တယ်ဆိုတော့လွှဲထောင်းတဲ့ကအယိုးလေးထုတ်ပြအဲ့လိုထုတ်ပြတဲ့အခါကျတော့ဘုရားလုံးရဲ့အဖေကမပြောလို့ဆိုတော့ဆရာကြီးဒါခွေးရိုးစေရိုးတခုခုဖြစ်ပါလိမ့်မယ်ကျူသားအယုံတော့မဖြစ်နိုင်ကျွတ်တူရွာမှာငငယ်နဲ့တည်တယ်ဆိုတာမရှိအဲ့ဒါဒုတိယအကြိမ်လက်တွေ့တွေ့လာပြီဆိုတော့အဲ့ဒီမှာအကုန်လုံးသူကြည့်တယ်နော်ငငယ်ရွယ်နဲ့တည်တယ်ဆိုတာမရှိဘူးဘယ်သူမှဒီဆရာကြီးကိုပဲဝမ်းပြီးတော့အံ့ဩတဲ့အနေနဲ့ကြည့်ကြတာပေါ့နော်အဲ့တော့ပြည်သက်ပေါင်းသူတော်ဒါသာတော်တော်စဉ်းစားနေရကောင်းတဲ့အချက်ပေါ့အဲ့ဒီမှာဆရာကြီးကယုံနေယုံသွားတဲ့အခါကျတော့မှဘာကြောင့်ဒီလိုဖြစ်ရတယ်လဲဆိုတဲ့အချက်ကိုမေးတာမေးတော့ဘုရားလောင်းရဲ့အဖေကဘာပြောလို့ဆိုတော့ဆရာကြီးတဲ့ကျွန်တော်တို့ယောဂလူတွေဟာအရိယာသူတော်ကောင်းတွေမကြိုက်တယ်မကောင်းဘူးကိုမလုပ်ကြဘူးတဲ့ဟောသူပြောလို့မလိမ့်တော့ပြီးတော့ကျွန်တော်တို့ယောဂကိုဟောဘာသာတရားအမျိုးမျိုးဘာသာရေးဆရာတွေရောက်လာပြီးတော့ကောင်းတဲ့တရားတွေကိုလည်းပြောတယ်မကောင်းတဲ့တရားတွေကိုလည်းပြောတယ်သိကြတာကတော့ပြောတဲ့လူတိုင်းကငါတရားကကောင်းတယ်သူတရားကမကောင်းဘူးလို့ပြောသွားကြတယ်ဒီပဲကဒါပေမဲ့လို့အာဏာမှုအရာလူမှုရေးအရာသဘောထားကြီးမှုနဲ့နားတော်ထောင်လိုက်တယ်မကောင်းတဲ့တရားကိုလည်းသူတို့နားထောင်ဖြစ်တယ်ပေါ့နောက်ကောင်းတဲ့တရားလည်းနားထောင်ဖြစ်တယ်သို့တော်မကောင်းတာကိုဘယ်တော့မှမယူဘူးလက်မခံဘူးဒါဟာသဘာဝမကျဘူးလို့သူတို့သိတယ်ကောင်းတဲ့တရားကိုသူတို့ယူတယ်ဟောသူတို့ရဲ့ကျင့်သုံးပုံလေးတွေနော်အေးမကောင်းတဲ့တရားဒါမကောင်းတာကြီးပဲလို့ပြစ်ပြစ်ခါခါကြီးတစ်ဖက်သားကိုအဲ့လိုလဲမလုပ်ဘူးသဘောထားကြီးတယ်ပေါ့ဟုတ်လားဒါပေမဲ့မကောင်းတာကိုတော့ဘယ်တော့မှလက်မခံဘူးမယူဘူးပြီးတော့ကျွန်တော်တို့ယောဂလူတွေဟာသူများတက်ကိုတက်တယ်ဆိုတာမရှိဘူးခိုးတယ်ဆိုတာမရှိဘူးအိမ်တော်ကြီးဖောက်ပြန်တယ်ဆိုတာမရှိဘူးလိမ်ညာတယ်ဆိုတာမရှိဘူးအရက်တေသာတောက်တယ်ဆိုတာမရှိဘူးအချင်းချင်းငါးပါးသီလဒါပြောတယ်နော်ပြီးတော့ဗာဆက်ပြောတယ်ဆိုတော့တတ်အားသမျှအလှဒါနကိုပြုတယ်မပြုခင်မှာလဲဝမ်းသာတဲ့စိတ်နဲ့ပြုတယ်ပြုပြီးတဲ့နောက်မှာလဲဘယ်တော့မှနောင်တရတယ်ဆိုတာမရှိဘူးဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့အလွန်မှအမြင်ရှင်းလင်းစွာဖြင့်ကြီးကြီးလေးလေးပြပြသားသားလုပ်ကြရတယ်အဲ့လိုမျိုးသူတို့ရောရေတရားဆောင်ပုံတွေကိုစီကပကုံးဒါကထာရီအများကြီးပါပဲဇတ်တော်မှာဦးရှင်တို့နှုတ်ထဲမှာတော့မရဘူးပေါ့အကြံမြင့်အတိတ်ပဲကတော့ဒါပါပဲဟုတ်လားအဲ့လိုသူတို့ကျင့်သုံးတဲ့တရားတွေကိုဘုရားလောင်းရေနော်ဖာကင်ကြီးကပြောပြတော့အဲ့ဒါတွေကိုဒီသာမမဘဆရာကြီးကစာနဲ့မှတ်တမ်းတင်ယူသွားပြီးတော့ဟိုမှာသူတို့စီမှာလည်းကျင့်သုံးဖို့သူတို့စူးစမ်းအထောက်ကြရဲဆိုပြီးတော့အဲ့ဒီဇတ်တော်မှာအဆုံးသတ်တာအဲ့တော့ပြည်သက်ပေါင်းသူတော်ကောင်းတို့တကယ်တမ်းတရားကျင့်သုံးနိုင်တယ်ဆိုလို့ရှိရင်တရားရင်ကိုမသိနိုင်မမြင်နိုင်တဲ့ကျင့်ပြတဲ့နည်းနည်းတဲ့စွန့်ရည်တတ္တိတွေကိုအကျိုးကျေးဇူးမခံစားရဘူးလားခံစားရတယ်ပဲ။ဒါကြောင့်ပိဋကဘောင်သူတော်ကောင်းတို့တရားကျင့်တာမင်္ဂလာဟုတ်ရဲ့လားဘယ်နှပါးရှိသွားပြီတော့များနှစ်ပါးရှိသွားပြီနော်နှစ်ပါးရှိသွားပြီဒါနာကောင်းကိုပြုတာမင်္ဂလာသူတော်ကောင်းတရားကိုကျင့်သုံးတာမင်္ဂလာဒီနေ့မှတရားဆိုတာပါတော့သူစလိုက်တရားရှေပါအေးနောက်ဦးရှင်တို့တတိယမင်္ဂလာကဘာလို့ဆိုတော့ဒါနေစဓမ္မစရိယာစညာတကနေစသင်္ကဟောညာတကနေစ ညာတကနာဆွေမျိုးတို့ကိုရောသင်္ကဟောစာအကျဉ်းချင်းမြင့်ထောက်ပံ့ရခြင်းဒီ၎င်းဒကာမတို့အရှင်တို့လူရလူဖြစ်လာဆိုဆွေမျိုးဆိုတာသားချင်းဆိုတာလူတိုင်းလူတိုင်းအနေနဲ့အများတော့မရှိဘူးလားရှိပါအဲ့ဒီလိုကိုသွေးကိုသားကိုဆွေချူကိုဆွေမျိုးကိုသားချင်းတွေကိုကိုတက်နိုင်အောင်ချင်းမြင့်ရမယ်ထောက်ပံ့ရမယ်သူတို့ဒုက္ခရောက်တယ်သူတို့ကြမ်းမာရေးမကောင်းဘူးသုံးတရားအဆင်မပြေဖြစ်ပြီးဆိုလို့ရှိရင်တက်နိုင်အောင်ထောက်ပံ့ရမယ်ချင်းမြင့်ရမယ်အဲ့ဒါမှဒကာမတို့အရှင်တို့မင်္ဂလာရှိမယ်ဒီအချက်ကိုဒကာမတို့အရှင်တို့เนาะခုခေတ်ကမြေတံတရားတွေခေါင်းပန်းပြီးတော့လောဘဒေါသတွေအာကြီးကြတာဆိုတော့အကြောင်းတွေတိုက်ဆိုင်လို့ရွှေရမျိုးရဖြစ်လာတာတောင်မှမေတ္တာစိတ်ကမတက်ဝင်နိုင်မင်းနဲ့ကုညီဖို့နေနေတာလားဟောမေတ္တာတရားတောင်မပေးနိုင်ကြတာတွေကမများဘူးလား
မများပါဘူ
းဒါကြောင့်ဒီညာတကနင်စသင်္ကဟောဆိုတာလေးကိုပေးတဲ့ဘုံတော်တို့ခေါင်းထဲမှာအလေးနဲ့ထားတဲ့ဒီနေ့မှာအရှင်တို့မြတ်စွာဘုရားနော်လောကထသရိယံယတထသရိယံဘုဒ္ဓထသရိယံတိပိတပေါင်းတို့ဟောလို့သရိယ3ပြာလောကကြီးရဲ့အကျိုးရှိဘဝကိုကျင့်သုံးတယ်ရွှေမျိုးတို့ရဲ့အကျိုးရှိဘဝကိုကျင့်သုံးတယ်ပြီးတော့မိမိကိုယ်တိုင်ဘုရားဖြစ်အောင်ကျင့်သုံးတယ်ဆိုပြီးတော့သရိယ3ပြာကြားဘူးရတယ်မဟုတ်လားဗျာအဲ့ဒီတည်းမှာတောင်ဒါတပါးအပါဝင်တဲ့ယတထသရိယဒါကြောင့်ရွှေမျိုးတွေရဲ့အပေါ်မှာမေတ္တာရှိနေတာကရုဏာအားကြီးစွာထားပြီးတော့တတ်နိုင်တဲ့မြတ်ကုညီမှုဆောင်ရှောက်ဖို့အရေးကြီးတယ်အဲ့ဒါဆိုလို့ရှိရင်ကိုကအကြောင်းတွေကရှိခဲ့ပြီးသားဆိုတော့သူမြတ်တာကိုမြတ်တာမြတ်တာတွေအပြန်အလှန်ဖြစ်ပြီးတော့အင်တာမအေးချမ်းတဲ့တာယာတဲ့ပျော်ရွှင်မွေရာကောင်းတဲ့လူအတိုင်းဝိုင်းလူအစုစည်းလေးတခုမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်ဆွေမျိုးတွေရဲ့အပေါ်မှာဒကာတော်မတို့အရှင်တို့တွေဟာနော်အားစိုက်ပြီးတော့ချီးမြှောက်လိုတဲ့စိတ်ထောက်ပံ့လိုတဲ့စိတ်ရှိရတယ်ဒီနေရာမှာအရှင်တို့ညာတကနော်ဆွေမျိုးဆိုတဲ့နေရာမှာနော်ဆရာကြီးကတော့သူကကိုယ်သွေးကိုသားကိုမှရွှေမျိုးလိုအောင်မေလိုမပြည့်စုံဘူးတဲ့။နော်ကို့လူမျိုးကို့အမျိုးပါပါဗျာ။တို့ကြပါစို့နော်ကို့လူမျိုးဒါလည်းပဲဒါညာတကနေစသင်္ကာလေးကိုထည့်ရမယ်။ပါပါဗျာ
။
ကို့လူမျိုးရဲ့အကျိုးစီးပွားကိုအများကြီးစေတနာထားပြီးတော့ကျင့်သုံးနေရမယ်။ပါပါဗျာ။နော်ဒါဒါမှဒကာမတို့အရှင်တို့ဟိုညာတကနေစသင်္ကာမင်္ဂလာကိုပြည့်စုံစွာကျင့်သုံးရအောင်မယ်။ပါပါဗျာ
။
ဒီနေ့မှအရှင်တို့ကို့လူမျိုးရဲ့တနည်းအားဖြင့်ကို့အမျိုးရဲ့အမျိုးဆိုတာကသွေးသားတော်ဆက်ယုံတော်ဆက်တဲ့အမျိုးကိုရည်ရွယ်ပြောတာမဟုတ်ဘူးနော
်အင်း
ဆိုကြပါစို့ခွေးဆိုရင်လည်းပဲခွေးတွေဟာဒါခွေးမျိုးပေါ့နွားဆိုရင်လည်းနွားမျိုးပေါ့ခုလူဆိုရင်လည်းလူမျိုးပေါ့ဟုတ်လားအမျိုးဆိုတာအဲ့လိုခွဲပြားမယ်ဆိုလို့ရှိရင်အဲ့လိုကြည်ကြည်ပြန့်ပြန့်ထွက်သွားတယ်ပေါ့လူတွေထဲမှာမှာဗမာဆိုရင်လည်းဗမာလူမျိုးပေါ့ဟောမျိုးကအဲ့လိုမရှိဘူးလား
ရှိတယ
်အင်းအဲ့လိုကိုယ့်ရဲ့လူမျိုးရဲ့အကျိုးရှိပွားကိုနော်ကျင့်သုံးနိုင်ရင်ကျင့်သုံးနိုင်တယ်လို့ဒါမင်္ဂလာကြီးကြီးမားမားရှိတယ်ကိုကြီးတို့ဒီနေရာမှာကို့အမျိုးရဲ့အကျိုးရှိဘဝကိုကျင့်သုံးတယ်ဆိုတာဘုရားလောင်းတတော်ဟောင်းတို့ရဲ့လမ်းစဉ်ဆိုတာနဲ့ပတ်သက်ပြီးတော့ဆိုတော့ဘုရားကြီးကတော့သူ့ရဲ့ကျမ်းစာထဲမှာဟိုကြီးမင်းဇက်ကိုသူကထုတ်ပြထားတယ
်
ဟိုကြီးတကောင်ကပုံနာရဲ့ပရောဟိတ်ပုံနာရဲ့ပုံကိုမစင်ပါချတော့အငြိအကြီးချလိုက်တော့အဲ့ဒီပုံနာကကြီးရဲ့ပုံမှာရံညိုးဖွဲ့ပြီးတော့ပေါ့လေဟုတ်လားနောက်တော့ဘရင်ရဲ့ဆင်တွေကအနာရောဂါဆွဲကြတဲ့အခါလေစီနဲ့ပြောင်းမလဲလို့ပရောဟိတ်ပုဏ္ဏကိုမေးတော့အကွက်ဆိုင်ပြီဆိုပြီးတော့ကြီးတွေရဲ့အစီနဲ့ကုမယ်ဆိုရင်တော့ပြောင်းနိုင်တယ်အမှန်ကကြီးမှာအစီမရှိဘူ
း
ကြီးတွေကိုမုန်းတာနဲ့အဲ့လိုလုပ်တော့အကုန်လုံးကကြီးတွေကိုတတ်ပြီးတော့အစီထုတ်တယ်ဒါပေမဲ့အစီကလည်းမရတော့ကြီးတွေဟာမတရားသေးရတယ်ပေါ့အဲ့ဒီမှာဘုရားလောင်းကကြီးဖြစ်နေတာဆိုတော့ဟိုမေတ္တာပါရမီကိုဆင်ញင်ပြီးတော့အဲ့ဒါဘုရင်ကြီးရောက်အောင်သွားပြီးတော့အကျိုးအကြောင်းပြောပြတယ်ပေါ့ဒါပုဏ္ဏရဲ့ရံ့ညိုးကြောင့်ဒီလိုဖြစ်ရတဲ့အကြောင်းကြီးတွေမှာအစီမရှိတဲ့အကြောင်းဘာကြောင့်အစီမရှိတာလဲလို့မေးတော့ကြီးတွေကအမြဲတမ်းကြောက်ကြောက်လန့်လန့်နဲ့သူများစီကလူစားဘဝစိတ်ကူးနေတော့မတည်ငြိမ်တဲ့အတွက်ကြောင့်သူတို့မှာအစီမရှိတဲ့အကြောင
်း
နော်အဲ့လိုပြောတော့မှဘယင်ကနောက်တော့ကြီးတွေကိုဟိုချမ်းသာဝင်ပေးတယ်ဆိုပြီးအဲ့ဒီဇတ်တော်ကိုဆရာဘုရားကတော့ထုတ်ပြန်ထားတယ်ပေါ့ကိုယ့်ရဲ့အမျိုးကိုစောင့်ရှောက်ဖို့အသိဉာဏ်ရှိတဲ့လူသားတိုင်းမှာတာဝန်ရှိတယ်ပေါ့ဟိုတာဝန်ရှိတယ်ဆိုတာလဲတာဝန်ကိုသိမှလည်းပဲတာဝန်ရှိကြောင်းကိုနားလည်နိုင်တာပေါ့ဟုတ်လားအဲ့တော့ဦးဇင်းကဒီနေရာမှာဟိုဘေဇတ်တော်ကိုပြရင်တော့ဆိုတော့လူတိုင်းလည်းပဲကြားဖို့ပြီးသားမှာသို့တော်သတိထားမိတရားပြောစရာအလွန်ကောင်းတဲ့ဇတ်တော်တစ်ခုရှိတယ်။နော်ကိုယ့်ရဲ့အမျိုးသားကိုစောင့်ရှောက်တဲ့နေရာမှာကိုယ့်ရဲ့အမျိုးသားအကျိုးစီးပွားကိုဆောင်ရွက်တဲ့နေရာမှာအကောင်းဆုံးပြောစရာဇတ်တော်တစ်ခုရှိတယ်။အဲ့ဒါကဘာလို့ဆိုတော့ဦးဇင်းတို့ဇာတ်လမ်းကတော့မဟာကပိဇတ်ဆိုပြီးတော့ခေါင်းစဉ်တက်ထားတယ်။နော်ကြီးကျယ်တဲ့မြောင်မင်းပေါ့နော်ဘုရားလောင်းကမြောက်ဖြစ်တယ်ညာစွာသောမြောက်တည်းရဲ့ခေါင်းဆောင်ပေါ့အဲ့တော့ဦးဇင်းတို့ဒီမွန်တာတော်မှာနေတယ် အဲ့တော့သူတို့နေတဲ့နေရာနဲ့မလောက်မကမ်းပါနော်ခင်ဗျာမြစ်ကရှိနေတယ်အဲ့ဒီခင်ဗျာမြစ်ရဲ့ကမ်းမှာအလွတ်တရာကြီးမားတဲ့တရားပင်ကြီးတွေပဲရှိတယ်အဲ့ဒါဘုရားလောင်းကရောက်တယ်ကိုပေါင်းဆောင်ပြီးတော့အဲ့ဒီတရားပင်မှာတောတော့ပြီးတော့အသီးတွေကိုစားတယ်ပေါ့အသီးမဲ့တဲ့အချိန်မှာအဲ့ဒါဘုရားလောင်းကအမြုံမြင်ရှိတဲ့အတွက်ကြောင့်ဟိုခင်ဗျာမြစ်ဖက်ကိုကိုင်းပြီးတော့ကြနေတဲ့နော်အကိုင်းကအသီးဆိုလို့ရှိရင်နည်းနည်းလေးနှုတ်ရဲကစပြီးတော့အကင်းတွေကစပြီးတော့အုံဆုတ်ခိုင်းတယ်ဘာလို့ဆုတ်ခိုင်းတော့ဆိုတော့ဒီပင်ကအသီးမဲ့ပြီးတော့ခြိုးတဲ့အချိန်မှာကြွေကြရင်အောက်ကလူတွေကစားရရင်ဒီအသီးကအလွန်ကောင်းတယ်ဒီအပင်ကမျိုးအလွန်ကောင်းတယ်အောက်ကလူကတည်အသီးစားကျင်တာနဲ့တက်လာပြီးတော့သူတို့မှအန္တရာယ်ရှိနိုင်တယ်ဒါကြောင့်ခင်ဗျာမြစ်သေးကိုမှဲ့တဲ့အသီးကြွေမကြနိုင်အောင်အကင်းတွေကစပြီးတော့အကုန်လုံးကိုဖြည့်ဆည်းခိုင်းတယ်ကျန်တဲ့နေရာကအသီးပဲစားတယ်ဒါပေမဲ့တစ်နှစ်မှာတော့ဟိုခါချင်းတုတ်သေးမှာအသီးကလေးရှိနေတာသူတို့မသိဘူးအဲ့ဒါနဲ့အဲ့ဒီအသီးကတဖြည်းနဲ့ကြီးလာပြီးတော့မှဲ့တော့ကြွေကြသွားရောအဲ့ဒါကငါမြေကြောင်းချောင်းမျောတော်ပြီးတော့အဲ့ဒါဗာလန်တီဘီရင်ကရတယ်ဆိုရပါဆိုတင်္ဂါသေးတွေကနေတွေ့တော့ဆက်တာလိုက်တယ်ပေါ့အဲ့ဒီမှာဘီရင်ကစားကြည့်တော့အလွန်တရာမှကောင်းတဲ့အသီးဆိုတာကိုတည်တော့ဒီတည်အသီးကိုမမောတဲ့စိတ်နဲ့ပဲငါမြေကြောင်းချောင်းဒီသေးပင်ကိုလိုက်ရှာလိုက်ရှာတဲ့အခါကျတော့တွေ့ရောတွေ့တဲ့အခါကျတော့ဟာဒီပင်ပဲဒီပင်ပဲဆိုပြီးတော့အဲ့ဒီမှာအပင်ကိုတက်ပြီးတော့စားကြပြီးတော့အဲ့ဒီအပင်ခြေရင်းမှာပဲတည်းချပြီးတော့အိတ်တယ်လောင်းနေပြန်ပဲပေါ့အဲ့ဒီလိုသူတို့ရောက်နေတော့မြောက်တွေကလည်းသူတို့စားနေကြပြင်ဆိုတော့ဂိုင်လူတွေအိတ်တုံးမြောက်ဆိုတာအငိမ့်မနေတဲ့အကောင်မျိုးပေါ့။နော်လူတွေအိတ်တုံးကိုဒါသူတို့ဝင်ပြီးတော့စားကြတာသူတို့ကလည်းအပင်ပေါ်တက်ပြီ။အဲ့မှာဘုရားလုံးကလည်းကာဝယ်ဆုံးရှုံးမယ်ဆိုတဲ့စိတ်နဲ့လိုက်လံပြီးတော့ပါတယ်။အဲ့ဒီလိုစားနေတော့ရှိသေးတယ်။မလင်းခင်ပါပဲ။အောက်ကမင်းကြီးတွေကနိုးတယ်။နိုးတဲ့အခါကျတော့တပင်တဲပင်ပေါ်မှာမြောက်တွေရှိနေဆိုသူတို့သိ။သိတဲ့အခါကျတော့ဘင်းကိုတရုတ်တင်တော့ဘင်းကဂိုင်ဒီမြောက်တွေကိုတကောင်မှမလွတ်စေနဲ့အကုန်လုံးဝိုင်းရှုံပြီးတော့လေးတီတော်တွေနဲ့ဝိုင်းတယ်။အဲ့ဒီမှာမြောက်တရားတေမေးကနေကြောက်တဲ့အခါကျတော့ဘုရားလောင်းကိုအာကိုကြတယ်ပေါ့အာကိုတော့ဘုရားလောင်းကဂိုင်းမင်းတို့ဘာမှမကြောက်နဲ့မင်းတို့အတွက်ငါအသက်ရှင်မယ်ပေါ့အဲ့ဒါနဲ့ဘာလုပ်တော့ဆိုတော့ဒီအချိန်မှာမင်းတို့ငြိမ်ငြိမ်ပဲနေဆိုပြီးတော့ဘာလုပ်တော့ဆိုတော့ဟိုခင်ဗျာမြစ်ရဲ့တစ်ဖက်ကန်းကိုရောက်အောင်သူခုံတယ်လို့ဆိုတယ်သူ့ရဲ့ဆွေမျိုးကိုစောင့်ရှောက်လိုတဲ့စိတ်ဒါကိုသူဆင်ញင်မယ်စဉ်းစားမယ်သူ့ရဲ့ပါရမီမြောက်တဲ့တတဝါတွေကိုကယ်ဆယ်လိုတဲ့စိတ်ပေါ့နော်အဲ့ဒီစိတ်မြတ်တဲ့သူဟာအလွန်နဲ့ခွန်အားကြီးတယ်ဆိုတော့အဲ့ဒါတစ်ဖက်ကန်းကိုရောက်တယ်။ရောက်တဲ့အခါကျတော့အလွန်ရှည်တဲ့ကြိမ်ွယ်ရိုးတစ်ခုကိုသူဖြတ်တယ်။အဲ့ဒီဖြတ်တဲ့နေရာမှာသူတစ်ခုလိုသွားတာကနော်သူ့ရဲ့တိုင်းတာကိုတစ်ခုလိုသွားတယ်။အဲ့ဒါကဘာလို့ဆိုတော့တည့်ရဲ့ကိုင်းကိုခြေဖို့နေရာအဲ့ဒီအတိုင်းတာသူမတွက်မိဘူး။တည့်ရဲ့ပင်နဲ့ဒီနွယ်ပင်နဲ့ရှိတဲ့နေရာအကွာဝေးလောက်ပဲသူတွက်ပြီးတော့အဲ့ဒီတစားကိုသူခါချီပြီးတော့ပြန်ပြီးတော့ခုံတယ်အဲ့ဒီအပင်ကနေပြီးတော့ဒီတဲ့ပင်မကိုပြန်ရောက်အောင်ရောက်လာတယ်ဒါပေမဲ့လို့ခြေစရာမရှိဘူးအဲ့ဒီမှသူအကိုင်းတကိုင်းကိုနှမ်းပြီးတော့ဆွဲတော့တွဲလောင်းဖြစ်နေတယ်ပြန်ပြီးတော့လည်းပဲသူဟိုအဖျားလေးတွေဘာလေးတွေခြီးဖို့အတွက်အချိန်မရတာလည်းဖြစ်မယ်ပေါ့အဲ့မကြိုးကသူ့ရဲ့ခါမှာတစားခြီးထားတယ်မြစ်ရဲ့တစ်ဖက်ကမှတစားဖြစ်နေတယ်အဲ့ဒါသူ့ရဲ့လက်နှစ်ဖက်ကအင်မတန်ကြီးမားတဲ့တဲ့ကိုင်းတကိုင်းကိုဆုံမိထားတယ်အဲ့ဒီမှာမင်းတို့အချိန်မရဘူးအောက်ကမြားနဲ့ပြစ်တော့မယ်ဆိုတော့မြောက်တွေအကုန်လုံးကိုကိုင်ငါ့ကိုဘာမှအောင်းမိမနေနဲ့ငါရဲ့ခန္ဓာကိုယ်ဘောကနင်းပြီးတော့ပဲမင်းတို့သွားကြပြီးရင်ကျိုးတန်းလျှောက်လျှောက်ပြီးတော့ဟိုဘက်မှာဘေးကင်းရာကိုနေကြနော်အမျိုးအတွက်အသက်ကိုရှင်တာပေါ့အဲ့ဒါနဲ့မြောက်တွေအကုန်လုံးအဲ့ဒါဘုရားလောင်းကိုနော်သူတို့ဥချပြီးတော့မှအယုတ်တိပြုတ်ပြီးတော့မှတတားလေးနင်းပြီးတော့သွားကြတယ်ပေါ့ဒါပေမဲ့လို့အဲ့ဒီမှာဦးဇင်းတို့ဘဝဘဝကစပြီးတော့မုံတီးမှုအာဂါဒဓက္ခံရှိခဲ့တဲ့ရှင်တေဝရရဲ့အလောင်းမြောက်တဲ့ကောင်လည်းပါတယ်လို့ဆိုတယ်။တော့ဒီကိစ္စတွေကလည်းတော်တော်တော်ဥစဉ်စီထဲမှာစဉ်းစားမိတယ်ပေါ့နော်။အဲ့ဒါဘာလို့ဆိုတော့ဘဝတိုင်းဘဝတိုင်းမုံလာတယ်ဆိုတဲ့အမုံလေးတွေကမသိနိုင်တဲ့အတွက်ကြောင့်ဒီဘဝမှာလည်းဆက်ဆက်ပြီးတော့မုံမိနေတယ်ဆိုတဲ့အကြောင်းလေးပဲ။ဒီဘဝမှာတော့သိပြီးတော့ဘာမှအကြောင်းမရှိပါဘူး။ဒါအရင်တုန်းကစမုံခဲ့တဲ့အကြောင်းတရားလေး။နော်။ဒါကြောင့်ဟိုမေတ္တာဓာတ်အားကြီးခဲ့မယ်ဆိုရင်လည်းမြင်မြင်ချင်းဒီကုလုံးကဘာမှမသိဘဲနဲ့မေတ္တာတရားတန်းဖြစ်တာတွေရှိတယ်။ဟိုတချို့တခါတလေဘာမှမသိပါဘဲနဲ့လူကောင်းလားလည်းမသိလူဆိုးလားလည်းမသိပါဘဲနဲ့မြင်မြင်ချင်းမုန်းသွားတာတွေလည်းရှိတယ်။နောက်ဩဇေယျာတော့ကောင်းတယ်စိတ်ကြီးရဲ့သဘောပေါ့နော်။အေးအခုလည်းပဲဒီဝရအလောင်းကဘဝပေါင်းများစွာမုန်းခဲ့တဲ့အမုန်းတွေကိုသူကသိရှိတာ။အဲ့ဒီတော့ငါရန်သူရဲ့ပျက်စီးမှုကိုငါဒီကနေ့တွေ့ရပြီ။သူအလွန်ဝမ်းသာတယ်။အဲ့ဒါနဲ့အလွန်မြင့်တဲ့အကိုင်းကိုတက်ပြီးတော့ဘုရားလောင်းတော်ကိုခုံချရတယ်ခုံချပြီးတော့မှသူသွားတယ်အဲ့ဒီတရားကအလွန်ပြင်းတယ်ဘလောက်ပြင်းလို့ဆိုလို့ရှိရင်ဘုရားလောင်းရဲ့နှလုံးမှာကွေးတယ်တဲ့ဘောကနေခုံချအဲ့တော့ဘုရားလောင်းကအလွန်ပြင်းထန်တဲ့ဝေဒနာနဲ့ကိုရင်းကသွေးတွေဘာလို့ထွက်တယ်အဲ့ဒါသူတို့ကောင်လည်းပဲကြံရစ်တယ်ဒါပေမဲ့သူ့မှာပီတိတွေရှိတယ်ဘာလဲဆိုတော့သူ့ကိုအကြောင်းပြုပြီးတော့သူ့ရဲ့အမျိုးမြောက်တွေအကုန်လုံးလွတ်မြောက်သွားကြတယ် အဲ့ဒီအကြောင်းအရာကိုအောက်ကရှင်မင်းနဲ့တကွာဘုကြီးမယားတင်တာပြည့်တယ်အခုမြင်တယ်မြင်တဲ့အခါကျတော့တော်တော်ဆန်းကျင်တဲ့ကိစ္စပဲဒါလူတွေတော့မလုံးနိုင်ဘူးဒီကိစ္စအဲ့ဒါနဲ့ဘုရင်ကြီးကတော်တော်ကိုနုနုညံ့ညံ့တင်တင်မွေ့မွေ့ပါပဲအဲ့ဒီမြောက်ကြီးကိုတည်ယူတရားအပေါ်တက်ပြီးတော့ခြာခိုင်းတယ်အဲ့တော့အောက်ရောက်လာပြီဆိုတော့အတက်ကမွေ့မွေ့ချမ်းနေတယ်အလွန်အံ့ဩစရာကောင်းတယ်စိတ်တက်ကိုလူတွေကအံ့ဩကြတာပါပဲအလေးပြုကြတယ်လေးစားကြတယ်တန်ဖိုးထားကြတယ်ဆိုတာလေဒီစိတ်ဓာတ်ပါပဲဟုတ်တယ်မဟုတ်လားအေးအဲ့ဒီစိတ်ကလေးကိုပဲဘုရင်ကြီးကဒါတန်ဖိုးထားတာဟုတ်တယ်အရှင်မြောင်မင်းတဲ့ဒီလိုစိတ်မျိုးဆိုတာလူတွေမှတော့မရှိနိုင်ဘူးသူအလွန်မှလေးစားတယ်အဲ့ဒီလိုလေးစားတဲ့အခါကျတော့ဘုရားလောင်းကကောင်းပြီဆိုတော့ဘုရင်ကြီးကိုဆုံးမတယ်။မဆုံးမလို့ဆိုတော့တရားနဲ့အညီနေဖို့ကိုယ့်ကိုယ်အကြောင်းပြုပြီးတော့သူများတွေချမ်းသာအောင်ကိုကြိုးစားဖို့ဉာဏ်ပညာရှိဖို့အဲ့ဒီလိုပြောပြီးတော့ဒေသွားတယ်။ဘုရင်ကြီးရဲ့လက်ထက်မှာပဲဒေသွားတယ်။အဲ့ဒီမှာဘုရင်ကြီးကမျက်နှာလုံးလုံးဆိုပြီးတော့ဒီမြောင်မင်းရဲ့ခေါင်းကိုသူယူသွားတယ်။ယူသွားပြီးတော့ဟိုရောက်တော့ရွှေချပြီးတော့ထားတယ်လို့ဆိုတယ်ဒီမြောင်မင်းရဲ့ခေါင်း။နော်ဒါကြောင့်ပြည်သူပေါင်းတော်တော်တို့ဒီဇက်တော်လေးဒီအကြောင်းအရာလေးကအသိဉာဏ်ရှိလင်ရှိသလောက်လူဆိုတာကိုယ့်ရဲ့အမျိုးကောင်းစားရေးအတွက်ကိုယ့်ရဲ့အမျိုးဒုက္ခမရောက်ရေးအတွက်စီကုထဲကိုမလိုဘူးလား
ဟုတ်ပါဘူး
ကိုယ့်ရဲ့အတွေ့ကိုယ့်ရဲ့အမြင်ဟာကိုယ့်မိသားစုရဲ့ဘေးကိုဘယ်မှမထွက်ဘူးဆိုရင်တော့ဒါတော်တော်ကျင်းမြောင်းတဲ့အမြင်လို့ဆိုရမှာပေါ့နော
်
အေးဒါကြောင့်ပေးတော်ကောင်းတော်တော်တို့ကိုယ့်အမျိုးကိုစောင့်ရှောက်ဖို့ကာကွယ်ဖို့အရင်ကြီးဟုတ်လား
အရင်
ကြီးတယ်ဒါကြောင့်မြတ်စွာဘုရားကညာတကနေစာသင်္ကဟောရွှေမျိုးတွေကိုထောက်ပံ့ရမယ်ချီးမြှင့်ရမယ်ဒုက္ခမရောက်အောင်ကာကွယ်ရမယ်ဆောင်ရှောက်ရမယ်ရွှေမျိုးနဲ့ပတ်သက်ပြီးတော့ကောင်းကျိုးချမ်းသာဖြစ်အောင်လုပ်ပေးမယ်ဆိုရင်အဲ့ဒါမှလို့မင်္ဂလာဒါကြောင့်ဦးဇင်းတို့ညာတကနေစသင်္ကဟဆိုတဲ့မင်္ဂလာကိုလည်းပဲအကျင့်ပြုမယ်ဆိုရင်ပြောစရာစကားတွေအများကြီးရှိပါသေးတယ်ဟုတ်လားသို့တော့ဦးဇင်းတို့အချင်းကိုကြည့်ပြီးတော့နောက်ထပ်မင်္ဂလာကြံသေးတယ်နော်နောက်ထပ်မင်္ဂလာကပါလို့ဗျအနဝိဇ္ဇာနိကမ္မာတိအနဝိဇ္ဇာနိကမ္မာနိဆိုတာအနဝိဇ္ဇာဆိုအပြစ်ကင်းတာကမ္မဆိုတာအလုပ်လို့နော်အပြစ်ကင်းတဲ့အလုပ်ကိုလုပ်နိုင်ခြင်းသည်မင်္ဂလာအပြစ်ကင်းရတာလောကမှာအလွန်ချမ်းသာတယ
်
မှန်ပါဗျာနောက်ဆန်တင်းစရာမလိုဘူးလိပ်ပြန်တန့်တယ်ဘာကုမစိတ်ထဲမှာအနှောင့်အယှက်ဖြစ်စရာအကြောင်းမရှိကိုမဘာမှမဟုတ်တာလုံမထားတဲ့အတွက်ကြောင့်ကိုမဘာမှစိတ်ထဲမှာအနှောင့်အယှက်ဖြစ်စရာအကြောင်းမရှိစိတ်ဟာအလွန်မှတန့်ရှင်းတယ်ကြည်လင်တယ်ဖြူရှင်တယ်ပေါ့ဒါကြောင့်တမာတိဖြစ်ဖို့ပညာဖြစ်ဖို့အလွန်မှအယံသိအနေထားမှာရှိနေတယ်။ဒါကြောင့်ပေးတဲ့ဘောင်းတတော်ကောင်းတို့အနဝိဇ္ဇာနိကမ္မာနိအပြစ်ကင်းတဲ့အလုပ်တွေကိုလုပ်ရတာဟာမင်္ဂလာရှိတယ်တဲ့။ဒီနေ့မှာဦးဇင်းတို့အပြစ်ကင်းတဲ့အလုပ်ဆိုတာဘာကိုပြောတာလို့ဆိုတော့တဲ့။နော်ဦးဇင်းတို့သောသောလုံးကဓမ္မစရိယာယဓမ္မအယသစ္စာလိုက်တရားကြီးကိုကောက်ခဲ့ပြီးတာနော်။အဲ့တော့ဦးဇင်းတို့အပြစ်ကင်းတဲ့အလုပ်ဆိုတာဘာပြောတာလို့ဆိုတော့တဲ့။မင်းလမ်းပြင်မင်းတရားဆောင်မင်းဥယျာဉ်လေးစိုက်မင်းတပင်လေးဆိုင်ပဲလူသားကောင်းကျိုးရှိရေးအတွက်ပရဟိတအလုပ်တွေကိုလုပ်မယ်သူများအသိဉာဏ်တွေရှိဖို့သူများချမ်းသာဖို့အဆရှိသဖြင့်အဲ့ဒီအလုပ်တွေဟာအပြစ်လည်းမရှိဘူးလူလည်းကြည်ရစရာမရှိဘူးအလွန်လည်းကောင်းမြတ်တဲ့အလုပ်တွေဖြစ်တယ်တဲ့ဝေယဝိစာတွေလုပ်မယ်အများကြီးရှိတယ်နာမည်တက်မယ်ဆိုရင်အလွန်ကြည်ပြန့်တဲ့မင်္ဂလာဖြစ်လိမ့်မယ်နော်ဒါကြောင့်အနဝိဇ္ဇာတိကမ္မာနိအပြစ်ကင်းတဲ့အလုပ်ဆိုတာဘာလို့လို့မေးရင်အတူချုပ်တော့ပေးတတ်ပါတော်တော်တို့ဘယ်လောက်တော့နားလေရမယ်။အဝေယဝိစားလုပ်မယ်။ဥယျင်ဆိုင်မယ်၊တင်းဆိုင်မယ်၊လမ်းပြင်မယ်၊တရားဆောင်မယ်။ဟုတ်လား။အစရှိသဖြင့်လူသားကောင်းကျိုးအကျိုးပြုလုပ်ငန်းမှန်သမျှဒီအရာပါလို့မေးရဲ့။ဟေးအဖြစ်ကင်းတဲ့လူအနာဝိစံဒီကံပါလေ။အဲ့ဒီအလုပ်တွေကဥယျင်တို့ဒီကနေ့ခေတ်နော်လူမျိုးကြီးဟိုအသိဉာဏ်ကြီးကြတဲ့လူတွေကတော်တော်များများအဲ့ဒါကိုလုပ်ကြတယ်။ဥယျင်တို့နော်ဗုဒ္ဓဘာသာဝင်တွေထဲမှာတော့အဲ့ဒီလိုလူသားကောင်းကျိုးပြုလုပ်ငန်းကိုလုပ်တာကတော်တော်နေတယ်လို့ပြောရမယ
်
။ပရဟိတအလုပ်ကိုတကယ်လုပ်တယ်ဆိုတာလေ။နော်သူများနိုင်ငံကလာပြီးတော့လုပ်ကြတာပြုကြတာလေချို့အများကြီးမရှိဘူးလား
။ရှိပါရဲ့
။ဒါအထင်ကြီးလို့ဘုပြောတာမဟုတ်ဘူးကောင်းတာကတော့ကောင်းတယ်လို့ပြောရမယ်ဟုတ်လား
။
အေးဒါကြောင့်ဦးရှင်တို့ယက်စွာဘုရားရဲ့ဟိုတရားဒေသနာတွေထဲမှာတကယ်တမ်းကတော့အကုန်လုံးဟာပြည့်ပြည့်စုံစုံပါပြီးသားပဲပြည်စုံလုံးတောင်အာကြီးနေတယ်တကယ်တမ်းကတော့ဟုတ်လားဒါကြောင့်ပြည်သူပေါင်းသူတော်တို့လူသားအကျိုးပြုလုပ်ငန်းတွေကိုလုပ်ဖို့မလိုဘူးလားလိုတယ်အဲ့ဒါမျိုးလုံမမင်္ဂလာရှိတယ်ဒီနေ့မှာဦးရှင်တို့ဆရာဘုရားကြီးကဆရာဘုရားကြီးဆိုတာကတပြေကံဆိုကြီးကိုပြောတာနော
်
ဒီဒီပေကြီးနေတရားကြီးကိုပြုစုတော်မူတဲ့ဆရာတော်ကြီးဆရာတော်ကြီးကဒီအနဝဇာနိကမ္မာနိဆိုတဲ့မင်္ဂလာမှာသူကဘာကိုတက်တည်ပြထားတော့တာကထုတ်ထားတော့ဆိုတော့မာခလူလင်အကြောင်းကိုသူကနည်းနည်းရှင်းပြထားတယ်။နော်။မှန်ပါဗျာ လဘိတဘောတရောဝန်လည်းဒါကကြာဘူးပြီးသားเนาะတရားမင်းဖြစ်လာမယ်ပုဂ္ဂိုလ်ပေါ့เนาะဦးရှင်တို့တခါတော့ကဟိုမစလဆိုရေရောမှာเนาะမကလူလင်ဆိုတာရှိတယ်မကလူတယ်ဒါသူကဘုရားနဲ့ပတ်သက်ပြီးတော့အလေးနဲ့စဉ်းစားတဲ့လူပါပဲဒီလူကဟုတ်လားအဲ့လိုစဉ်းစားတဲ့အခါကျတော့လူဘဝမှာလူရဲ့လူဖြစ်လာတယ်ဒီမွေးတာနဲ့တည်တာရဲ့ရှားမှာကောင်းတဲ့အလုပ်တွေကိုလုပ်သွားနိုင်ဖို့လိုတယ်အဲ့ဒီကောင်းတဲ့အလုပ်တွေလို့စဉ်းစားတဲ့နေရာမှာလည်းပဲ तू ကအရင်ကြီးကြီးကြီးကျယ်ကျယ်စဉ်းစားတာတော့မဟုတ်ဘူးလို့ဦးဇင်းထင်တယ်။ဘာဖြစ်လို့လဲဆိုတော့ तू ကလက်တွေ့ကြကြလေးတွေပေါ့ပထမဦးဆုံး तू လမ်းတွေပါလေရှုနေရင်ပြင်တယ်။ तू ပြင်လိုက်လို့လမ်းတွေကောင်းသွားတယ်။လမ်းကောင်းတဲ့အပေါ်မှာလူတွေရှောက်သွားတယ်မြင် तू အလွန်ပီတိဖြစ်တယ်။ယူယူလေးတော့ဒီကအိမ်မိုင်းမြန်။ तू တစ်ပင်ဆိုင်တယ်တစ်ပင်လေးတွေစင်းစင်းဆူဆူဖြစ်တာကိုမြင်ရရင် तू အလွန်ချမ်းသာတယ်။ဒီတစ်ပင်တွေကြောင့်လူတွေချမ်းသာတယ်လို့မြင်ရရင်လည်း तू ချမ်းသာတယ်။အဲ့လိုနေနဲ့ဩဒီအလုပ်တွေဟာလုံးမြင့်မြတ်တဲ့အလုပ်တွေသူ့ရဲ့ကိုယ်ပိုင်ဉာဏ်နဲ့သိတယ်။သူများတစ်ချက်ပြောခဲ့တာကိုနားထောင်ပြီးတော့သိတာမဟုတ်ဘူး။အဲ့ဒီလိုပါလို့ဆိုတော့ဒီလုပ်ငန်းရဲ့အပေါ်မှာမြင့်မြတ်တယ်ဆိုတာကိုသူလုံးဝယုံကြည်တယ်။အဲ့ဒါကြောင့်မလို့သူကလူတွေအကျိုးရှိဖို့ပြောသူအများကြီးလုပ်တယ်။လုပ်တဲ့အခါမှာသူ့ကိုအားကျပြီးတော့လူတွေတယောက်စားနှစ်ယောက်စားပါပါလာတယ်ပေါ့။အဲ့ဒီမှာသူကပါဆက်ပြီးတော့စဉ်းစားမိတော့ဆိုတော့လူဆိုတာတယောက်တည်းလုပ်တာလေအပေါင်းနဲ့အဖွဲနဲ့အစည်းနဲ့လုပ်ရင်ပို့ပြီးတော့ထိရောက်တယ်ဆိုတာသူသိတယ်။အဲ့တော့ဘာလို့လာလို့ဆိုတော့ကောင်းမြတ်တဲ့လုပ်ငန်းတစ်ခုကိုတိတိယောက်ယောက်လုပ်နိုင်ဖို့အတွက်စီယုံကြီးလိုတယ်ဆိုတော့သူသိတယ်။အဲ့ဒါနဲ့သူ့ရွာထဲမှာသူစီယုံလို့ရမယ်ထင်တဲ့လူသူမှညံလဲရှိလို့ပေါ့နော်။အေးအဲ့ဒီလူတွေကိုသူစီယုံတယ်ဘယ်နှယောက်ရအောင်ဆိုတော့30နဲ့3ယောက်ရတယ်။နော်အဲ့ဒီ33ယောက်ကနောက်တော့အလွန်မှညီလို့ဆိုတယ်အဲ့ဒီရွာမှာ။ဒါကြောင့်သူတို့ရွာနဲ့ဆက်ဆက်နေတဲ့လမ်းတွေမှာမကောင်းဘူးဆိုတာမရှိဘူး။လမ်းတွေအကုန်ကောင်းတယ်။လမ်းပေးမှာတစ်ပြည့်တည်းအကုန်ဆိုင်တယ်အကုန်တန့်ရှင်းတယ်ဟုတ်လားပြီးရင်ဘာလုပ်လို့ဆိုတော့ဟိုလမ်းပေးမှာခရီးသွားတဲ့လူတွေနားရပြည့်အောင်တက်နိုင်တဲ့မြောင်တဲတွေပါလေးဆောက်တယ်ဇရက်တွေပါလေးဆောက်တယ်သူတို့လုံနိုင်တယ်လို့အကုန်လုံးလုံကြတယ်ပါပါဘုရားအဲ့ဒါလို့လုံတဲ့အခါကျတော့ဘလို့ထိသူတို့ကလုံတုံဆိုလို့ရှိရင်ဟိုအိမ်ကအမျိုးသမီးတွေကတောင်မှညူဇူးလာအောင်လုပ်တယ်လို့ဆိုတယ်အိမ်ရဲ့စီးပွားရေးကတခါလေထိလာတဲ့သဘောမျိုးရှိတာနော်အေးအဲ့လို့ထိသူတို့လုံတဲ့အခါကျတော့အဲ့မှာပြဿနာကဘာတက်လာလို့ဆိုတော့တော့ကောင်းတာလုပ်လို့ရှိရင်လည်းပဲအနှောင့်အယှက်ဆိုတာကရှိတာဟုတ်ဗျာနော်ဒါကလောကကြီးကကောင်းတာတွေနဲ့ညီတီဆောက်ထားတာဟိုမကောင်းတာတွေကလည်းရှိနေတာဆိုတော့ဓမ္မနဲ့အာရမကောင်းတာနဲ့မကောင်းတာဆိုတာအမြဲတမ်းပဋိပက္ခအနေထားမှာရှိတယ်ဒါလောကကြီးရဲ့သဘာဝပဲဒါကိုစိတ်ပြတ်လို့မရဟုတ်လားကောင်းတာလုပ်ရင်မကောင်းတာနဲ့ရင်ဆိုင်ရလိမ့်မယ်ဆိုတာကိုတော့ကျွတ်တင်ပြီးတော့နားလည်ထားဖို့လိုတယ်မကောင်းတာနဲ့တွေ့လာတဲ့အခါမှာဟာဒါကြီးကဒီလိုဖြစ်တဲ့သဘောလို့တန်တော်နဲ့အဲ့ဒီအချိန်မှာနောက်ဆုတ်သွားမယ်ဆိုရင်တော့ကြာရှုံးမှာပဲဒါကကောင်းတာလုပ်မယ်ဆိုရင်မကောင်းတာနဲ့ကတွေ့ဖို့ကရှိတယ်။ဟုတ်လားဒါကလောကရဲ့သဘောဝါတစ်မျိုးပေါ့။အဲ့ဒီမှာဦးရှင်တို့ပြဿနာကဘာဖြစ်လာတော့ဆိုတော့ဒီရွာကိုအပိုင်စားစားတဲ့တကြီးကပြဿနာရှာတယ်။ဘာလို့ပြဿနာရှာလို့ဆိုတော့အစားဆုံးမှာရေတောက်တဲ့လူတွေပေါ်တယ်၊ဖဲရိုက်တဲ့လူတွေပေါ်တယ်၊လောင်ဝဲစားလူတဲ့လူတွေပေါ်တယ်၊တတ်တဲ့ယုံတွေရှိတယ်။အဲ့ဒီတော့သူကအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့မှာလက်လာပွားအလွန်များတယ်၊လက်စားရတယ်ပေါ့နော်။မကောင်းတာလုပ်တဲ့အလုပ်ဆိုတာကဒီအာနာပိုင်အဖွဲနဲ့မကောင်းတာလုပ်တဲ့လူတွေကဆက်ဆက်မှုကတချို့နေရာတွေမှာမရှိဘူးလား
ရှိပါဘူ
းရှိတဲ့အခါကျတော့အဲ့ဒါကသူ့အတွက်စားပေါက်ဆန်လန်းဖြစ်နေတယ
်
အဲ့တော့အခုအဲ့ဒီစားပေါက်ဆန်လန်းတွေကအကုန်လုံးပိတ်သွားတယ်ဟုတ်လားကောင်းတာတွေလုပ်တဲ့အခါကျတော့အဲ့ဒီဝင်ပေါက်တွေကဘာမှမရှိတော့တော့အရင်မတော့တော့ဟောအရက်ဖို့ကရလာမဲ့ပတ်စံကမရတော့အဲ့ဒီတော့တဖြည်းဖြည်းနဲ့သူ့ဝင်ငွေနှဲသွားတော့ဒါဘာကြောင့်ဒီလိုဖြစ်တုံးလို့သူကစဉ်းစားတော့အော်ဒီအုပ်စုဒီ33ယောက်အုပ်စုနော်ဒီလူတွေတနေ့တခြားကောင်းတာတွေလုပ်နေတာကိုအကြောင်းပြုလို့သူ့မှာဝင်ငွေရောသွားတယ်။အဲ့ဒီတော့ဘာလို့တုံဆိုတော့ဘယင်းကြီးကိုသွားပြီးတော့သူကနော်ဂုံတိုက်တယ်ပေါ့။ယူယူပြောရရင်တော့ဘာလုပ်လဲဆိုတော့အဲ့ဒီလူတွေဟာအဖွဲရှိလုပ်ပြီးတော့ဘယင်းမင်းမြတ်ကိုတော်လံပုံကံမဲ့လူတွေ။ဒါကြောင့်ဘယင်းမင်းမြတ်တတိထားပြီးတော့သူတို့ကိုနှစ်ကုတ်ဖို့တင့်တယ်။အဲ့ဒါလိုပြောတဲ့အခါကျတော့ဘယင်းကလည်းပဲရုတ်တရက်မသူရဲ့လူပြောတာကိုယုံတယ်ပေါ့။အဲ့ဒါနဲ့အဲ့ဒီလူ33ယောက်အကုန်ဖမ်းပြီးတော့ခေါ်လာတယ်။ခလာပြီးတော့နိုင်ရင်ပြန်ပါအကုန်လုံးဖြာလေးနဲ့အုပ်တာဘာလို့မှလို့ဆိုတော့ဆင်းနဲ့နင်းတက်ပြီးတော့စီးရတတ်ပဲပေါ့အဲ့တော့မာကကမပြောတော့ဆိုတော့သူ့ရဲ့လက်အောင်ငယ်စားလေးကိုဂိုင်းအပေါင်းတင်းတို့ပြဿနာတော့တွေ့လာပြီအဲ့ဒီတော့ကိုကတရားလမ်းစဉ်ကိုရှောင်နေတာတရားလမ်းစဉ်ကိုရှောင်ရင်းနဲ့တွေ့လာတဲ့ပြဿနာကိုတရားနဲ့ပဲဆက်ပြီးတော့ဖြည့်ရှင်းသွားတဲ့နေဟုတ်လားတရားကိုလှုပ်လို့ပြဿနာဖြစ်လာတဲ့အခါမှာတရားကိုစွန့်သွားမယ်ဆိုရင်ကိုကလမ်းဆုံးကိုရောက်အောင်ရှောင်နေရမရောက်ဘူးပေါ့သူရဲ့အတိတ်ပဲကအဲ့ဒီတော့ဘာပြောတော့ဆိုတော့ဆင်းနဲ့နင်းခိုင်းတဲ့ဘယင်ရယ်ဆင်းနဲ့နင်းခိုင်းအောင်ဂုံတိုက်တဲ့ရွာတကြီးရယ်နင်းမဲ့ဆင်ရယ်၃ယောက်၃မျိုးเนาะအဲ့ဒါတွေရဲ့အပေါ်မှာလုံးဝပြစ်တာမဖြစ်ပါနဲ့ဒ
ဒါတွေဟာအကြောင်းအကျိုးရှိတယ်အဲ့တော့မေတ္တာပြည့်လို့လည်းပဲဘာမှအကြောင်းထူးလာမှာမဟုတ်ဘူးအဲ့တော့မေတ္တာမပြည့်တာဟာကိုယ့်ဘက်ကမှန်ကန်ရာရောက်တယ်ကောင်းမြတ်ရာရောက်တယ်ဒါကြောင့်ကိုယ်ကကောင်းမြတ်တာကိုပဲစွတ်ပိုင်ထားဖို့လိုတယ်ဆိုတဲ့အတိတ်ပဲမျိုးနားပေါက်အောင်ပြောတယ်ဒါကြောင့်မေတ္တာကိုပဲသူကပို့ခိုင်းတယ်သောတလုံးကလည်းမြင့်မြတ်တဲ့စိတ်ကိုအခြေခံထားတဲ့လူသူများကိုခေါင်းသိခြင်းတဲ့စိတ်တွေအခြေခံထားတဲ့လူတွေဆိုတော့မေတ္တာဟာသူတို့တို့သိပြီးတော့အခက်ခဲမရှိဘူးပေါ့ဟုတ်လားအဲ့ဒီမှာမေတ္တာကထိရောက်အောင်ပို့နိုင်တယ်လို့ဆိုရပဲဘာကြောင့်လဲဆိုတော့သူတို့မေတ္တာဘလောက်ထိရောက်တယ်လဲဆိုတာကိုထွက်လာတဲ့အဖြေကိုကြည့်ပြီးတော့သိနိုင်တယ်အဲ့ဒါဘာလို့ဆိုတော့နင်းခိုင်းလိုက်တဲ့စင်တွေကမနင်းရဲဘူးအကုန်လုံးអော်ပြီးတော့ပြေးတယ်ငင်းဆန်ဘလုံးမချွန်းလဲပေါက်ကြိုက်တဲ့လောက်ပေါ့မနင်းဘူးအဲ့ဒါနဲ့တကောင်ပြီးတကောင်ပြန်ပြန်ပြီးတော့អော်អော်ပြေးပြေးနေတာဆိုတော့ဘင်းကြီးကဟာတိုက်ပွဲတွေမှာအလွန်ရင်းစွမ်းတတိရှိတဲ့စင်တွေကမနင်းရဲဘူးဆိုတော့ဒီကောင်တွေမှာအဆောင်တို့ဆေးတို့ပါလိမ့်မယ်ရှာလန်းတို့ခိုက်တယ်ခိုက်တဲ့အခါကျတော့အဆောင်လည်းမတွေ့ဘူးဆေးလည်းမတွေ့ဘူးမတွေ့တဲ့ခါကျတော့အဲ့လိုဆိုရင်ဒီကောင်နေမန်တန်ရှစ်ပုံရတယ်ဟေ့မင်းတို့မှန်မှန်ပြောစမ်းမင်းတို့မှမန်တန်ရှိလားအဲ့လိုပြောတဲ့ခါကျတော့မကပါရေရွဝွန်မယ်ရှင်းမင်းနေဟာကျွန်တော်မျိုးတို့မှမန်တန်ရှိပါတယ်ဟာမန်တန်ရှိတယ်ဆိုတော့တော်တော်စိတ်ဝင်စားတော့လေဆင်မင်းနေမဲ့မန်တန်ကိုဟုတ်လားစိတ်ဝင်စားတော့လေနော်အဲ့လိုဆိုလို့ရှိရင်ဆင်မင်းနေမဲ့မန်တန်ရရင်တော့စစ်ပွဲတွေမှာငါဘာမှကြောက်စရာမလိုအဲ့လိုဆိုလို့ရှိရင်အကုန်လုံးကိုနန်းတော်ကိုခေါ်ပြီးတော့ဒိုင်မင်းတို့ရဲ့မန်တန်ကိုပြောအဲ့တော့ဘုရားအဲ့မကပါဘာပြောတယ်ဆိုတော့မင်းနေရတဲ့ကျွန်တော်မျိုးတို့ရဲ့မန္တန်အမြဲဆောင်ထားတဲ့အမြဲရွတ်နေတဲ့မန္တန်ကတော့ဘာလို့ဆိုတော့တရားဆောက်တယ်လမ်းပြင်တယ်တစ်ပင်ဆိုင်တယ်ဥယျာဉ်ဆိုင်တယ်ဇေယျတင်ဆောက်တယ်လူသားကောင်းကျိုးရွာမှာရှိတဲ့ကောင်းကျိုးမှန်တယ်ဗျအကုန်လုံးတယ်အဲ့ဒါကျွန်တော်မျိုးတို့ရဲ့မန္တန်ပဲဟာအဲ့တော့ဘုရင်ကမျက်စိလေးပြည်တယ်ဒါအလွန်ကောင်းတဲ့မန္တန်ဟုတ်တယ်အဲ့ဒါနဲ့ရွာသားယာတို့ကိုမကကိုမကကိုပေးတယ်เนาะအဲ့ဒီအရင်ရွာသားကိုယာတို့ချတယ်ပေါ့လေဟုတ်လားအဲ့လိုနဲ့သူတို့ဟာဘုရင်ကဒီစင်တွေကိုတောင်းပေးလိုက်တယ်လို့ဆိုတယ်မင်းတို့ရဲ့လုပ်ငန်းတွေမှာတွင်တွင်ကျယ်ကျယ်လုပ်နိုင်ဖို့အတွက်တကယ်လဲစစ်စစ်ကြည့်တဲ့အခါမှာအဖြစ်မှန်ကိုတွေ့ရတဲ့အခါကျတော့အားပေးတယ်ပေါ့လူကျော်တာကောင်းတာကိုလုပ်နေတာကိုတွေ့လို့ရှိရင်အားပေးတဲ့အနေအထားမှာရှိတဲ့လူတွေလည်းအများကြီးမရှိဘူးလားရှိတယ်အကုန်လုံးကတော့အားပေးခြင်းမှာပေးမယ်ပေါ့လူကျော်တာကအမျိုးမျိုးကိုအကုန်လုံးကိုတော့မြှော်နေလို့မရဘူးအေးအဲ့ဒီလိုနဲ့ဦးရှင်တို့တည်တဲ့အခါကျတော့အဲ့ဒီမကားလို့အုပ်စု33ရောက်အကုန်လုံးဟာတာဝရိနာနတ်ပြည်မှာတော့တရားမင်းဖြစ်ရတယ်ပေါ့။နောက်မကားကတော့တရားမင်းဖြစ်တယ်၊ကျန်တာကတော့သူ့ရဲ့အဖွဲ့ဝင်တွေဖြစ်ကြရတယ်ဆိုပြီးတော့ဒါတိတိကျကျကိုမှတ်တမ်းတင်ထားတယ်ပေါ့နော်။ဒါကြောင့်ပြည်သူပေါင်းသူတော်ပေါင်းတို့လူသားကောင်းကျိုးရှိစေပဲလူအကျိုးပြုလုပ်ငန်းတွေလုပ်တာအပြစ်မရှိတဲ့အလုပ်တွေကိုလုပ်တာဟာအလွန်မှမင်္ဂလာရှိတယ်လို့နားလည်ဖို့လိုပါတယ်ဟုတ်လား။ဒါကြောင့်ပြည်သူပေါင်းသူတော်ပေါင်းတို့မင်္ဂလာတရားဒီကနေ့ညဘယ်နှပါရှိသွားပြီလဲ။လေးမှရှိသွားပြီเนาะအေးမင်္ဂလာတရားတိုင်းတရားတိုင်းမှာအလွန်တရာမှကျေပြန့်နေနည်းနည်းတဲ့အဓိပ္ပာယ်ကြီးရှိတယ်ဆိုတာကိုတော့ဦးဇင်းတို့ပြောခဲ့တယ်ဟုတ်လားအခုဦးဇင်းတို့ပြောခဲ့တဲ့ဒီမင်္ဂလာတရားတွေကိုလည်းပဲဓာတ်ထက်ပူပြီးတော့ကျေပြန့်တဲ့အဓိပ္ပာယ်ကိုနားလည်အောင်လေ့လာဖို့ဆက်ပြီးတော့ကြိုးစားဖို့လည်းလိုမှာပါဒါပြည့်ပြည့်စုံနဲ့ဟောပြောချက်လို့ဘယ်လိုမှပြောလို့မရဘူးเนาะဒါကြောင့်ပြည့်တော်ကောင်းသူတော်ကောင်းတို့ဟောအချိန်နဲ့ကိုက်ပြီးတော့ဦးဇင်းတို့ကပြောရတာဆိုတော့တချို့အချက်ကလေးတွေပြောချင်တာလေးတွေလည်းရှိသေးတယ်ဒါပေမဲ့哦ကျေပြတ်တဲ့မင်္ဂလာကကျေပြီးတော့မပြောလိုက်ရတဲ့မင်္ဂလာကပြောရပဲဖြစ်မှလည်းရှိုးတယ်ဦးစင်းကတညတညကိုတက္ကသလောက်ခေါ်ကျင်တာပေါ့တက္ကသဆိုရင်မင်္ဂလာက၄ပါးရှိတာရှိတယ်၃ပါးရှိတာရှိတယ်၅ပါးရှိတာလည်းရှိတယ်အဲ့တော့ဘလို့ပဲဖြစ်နေဖြစ်နေတက္ကသတော့ပြီးအောင်ပြောမယ်ဆိုတော့ဒီကနေ့ညဒီက္ကသလေးကဘယ်နှပါးဖြစ်သွားတော့၄ပါးဖြစ်သွားတယ်ဟုတ်ရဲ့လားဒါနာကောင်းမှုပြုခြင်းသည်မင်္ဂလာလူသားတွေအတွက်တတ္တဝါတွေအတွက်ကြီးပွားကြောင်းချမ်းသာကြောင်းတွတ်တက်ကြောင်းဒါမင်္ဂလာတရားဖြစ်ပါလေဟုတ်လားပြီးတော့ပါတော့ဓမ္မစရိယသူစရိုက်တရား10ပါးကိုကျင့်သုံးခြင်းသည်မင်္ဂလာတရားကိုစောင့်ရင်တရားကကိုယ်ကိုပြန်စောင့်မယ်ဆိုတာလေးနဲ့ဦးဇင်းတို့ပြောခဲ့ပါတယ်ဟုတ်လားနောက်ပြီးတော့ညာတကနဲ့စသည်ကဟောဆွေမျိုးတွေကိုထောက်ပံ့ချီးမြှင့်ခြင်းသည်မင်္ဂလာအထူးသဖြင့်တော့ကိုယ်အမျိုးသားရေးကိုပေါ့ပေါ့မတွေးဘဲနဲ့အေးအေးမတွေးဘဲနဲ့မျိုးသားရေးစိတ်တက်ပြင်းပြထန်ထန်ရှိပြီးတော့မျိုးသားအကျိုးစီးပွားတွေကိုဆောင်ရွက်ကြဖို့မလိုဘူးလားလိုတယ်အဲ့ဒီအချက်ကတော့အဲ့ဒါလေးကိုဦးဇင်းတို့ကဦးစားပေးပြီးတော့ဒါပြောချင်ပါတယ်ဟုတ်လားနောက်ပြီးတော့ပါတော့အနာဝိဇ္ဇာတိကမ္မာနိနော်အပြစ်မရှိတဲ့အလုပ်တွေကိုလုပ်ရတာမင်္ဂလာဒါကြောင့်ဘေးသက်ကောင်းသူတော်ကောင်းတို့မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးစားအားထုတ်ပြီးတော့မင်္ဂလာရှိကြတဲ့နောက်ဆုံးမဉ္ဇဉ်ဘုံဉ္ဇဉ်မျက်နှိမ်ပံကိုမျက်မှောက်ပြုနိုင်သည့်အထိမင်္ဂလာရှိကြတဲ့နော်မင်္ဂလာတရားတွေကရှေ့ဆက်ဆက်သွားလို့ရှင်ပူပြီးတော့လေးနဲ့လေးနဲ့သွားတဲ့သဘောရှိတယ်နော်ဒီလူမိုက်ကိုမပေါင်းသိရဘူးလို့ပေါင်းသိဆက်ဆက်ရေးလေးကနေစပြီးတော့သွားလိုက်တာနောက်ဆုံးဖုဒ္ဒတလောကတမဟိ ောကရံတရားတွေနဲ့တွေ့လာရင်မတူမလုတ်တဲ့အစွမ်းတတ္တိရှိတယ်နော်အရတ္တမညာအရတ္တကုညာရသည်အထိယန္နာဖြစ်သည်အထိမင်္ဂလာတရားတွေကအဲ့လောက်ထိလေးလေးနက်နက်ကြည်ကြဲပြန့်ပြန့်ရှိရနော်ဒါကြောင့်မေတ္တာကောင်းတရားတော်အဲ့ဒါတွေကတော့ဦးဇင်းတို့ရှင်းဆက်ပြီးတော့ဒါပြီးအောင်တော့ဟောသွားမယ်လို့စိတ်ကူးထားပါတယ်ဟုတ်လားအဲ့တော့ဒီကနေ့ညတော့ဒီဂါထာလေးကိုပေးတဲ့ဘောင်းတရားတော်နာယူပြီးတော့ဒါနကောင်းမှုပြုပြီးတော့မင်္ဂလာရှိအောင်လုပ်ရမယ်တရားကျင့်ပြီးတော့လည်းမင်္ဂလာရှိအောင်လုပ်ရမယ်။ဆွေမျိုးတွေကိုချစ်မြောက်ပြီးတော့လည်းမင်္ဂလာရှိအောင်လုပ်ရမယ်။အပြစ်ကင်းတဲ့အလုပ်တွေကိုလုပ်ပြီးတော့လည်းမင်္ဂလာရှိအောင်လုပ်ကြရမယ်။နောက်အဲ့လိုမင်္ဂလာရှိပြီးတော့နောက်ဆုံးအကြီးကျယ်ဆုံးအကောင်းမြတ်ဆုံးမင်္ဂလာဖြစ်တဲ့နော်မညံဘုံညံမြတ်ဒီပံကိုမျက်မှောက်ပြုနိုင်သည့်အထိမင်္ဂလာရှိကြလေသူတော်ကောင်းကြီးဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်ဒီကနေ့ညတရားပွဲကိုမေတ္တာပို့ပြီးတော့ဆုံးသတ်ကြရအောင်ဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တသဗ္ဗဗုဒ္ဓ ानु ဘာဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တသဗ္ဗဓမ္မ ानु ဘာဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တသဗ္ဗတံဃာ ानु ဘာဝေနတရာဒုက္ခိဝန္တုတိဒေတုမင်္ဂသင်တရားနာပိသဘောင်တရာဟောင်းလို့ဇာတာအာလုံသောတတ္တဝါတန္တရူပာသဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းဆုံးသမျှမင်္ဂလာဝဝတိဘဝတုကောင်းဆုံးအမတိဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာဆောင်ကျက်နေကြကုန်သောနတ်မိမိတို့အိမ်မှာဆောင်ကျက်နေကြကုန်သောနတ်မိမိတို့တန်တရာမိမိတို့ကဘာမှာဆောင်ကျက်နေကြကုန်သောနတ်မြတ်ကောင်းတာပေါင်းတို့ကလည်းပဲရက္ခတုကောင်းဆုံးအမတိဆောင်လျှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဝရဏုဘဝေနကင်းငါဝါလူသည်စုမကပွင့်တော်မူကြလေဆိုသောတဘာဝေရှင်ကိုယ်တော်မြတ်တို့ရဲ့ဟုတ်တင်ဆောင်အာနုဘောတော်တို့ကြောင့်၎င်းတဘာဓမ္မနုဘဝေနမေလီရံဘူရီရံနိဗ္ဗာန်မတိတိယစွာသောစေတံတော်တရားတော်မြတ်တို့ရဲ့ဟုတ်တင်ဆောင်အာနုဘောတော်တို့ကြောင့်၎င်းတဘာတန်ဃာနုဘဝေနမေကတန်လေးရောက်မလတန်လေးရောက်စွာသောရှင်ရောက်တော်ရိယတန်ဃာရှင်မြတ်တို့နဲ့တကွာတိလဘုံသမားတိကိုပြင်ကြကုန်တို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတန်ဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့ဟုတ်တင်ဆုံးအာနုဘောတော်တို့ရောက်၎င်းတရားနေရောညမှာဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်တစ်ပြားချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း